Xin chương trình, xin nhân phẩm, ông gọi trả cho tôi là chưa, tôi ở đâu tại vì là Dạ, Nam mô Tathāgata Arahato Sammāsambuddhaṃ. ဒီတပတ်တုန်းကဒီနှစ်ကဇူလိုင်လဆုံးကနေဒီရက်လည်းတော့မမှတ်ဘူးဒီညမှာပဲဒီလိုပဲသာဓုမတွေအများကြီးဆရာဝတ်တပည့်ခေါ်ခဲ့တယ်နော်အခုဒီကျောင်းပါတခါဆရာဝတ်ဟောမယ်လို့စီစဉ်တော့ဘုန်းကြီးကစိတ်ထဲမှာမှန်းပြီးမျက်စိထဲမှာကြည့်လိုက်သာဓုမတွေလိုပဲထိုင်နေကြတယ်နော်စိတ်ကမှမင်းနေရတယ်အဲစိတ်ကူးတဲ့မှာပဲဒီကရကမာတွေကိုတရားဟောနေတာရက်တော်ကြာသွားတယ်တကယ်မဟုတ်ဖြစ်သေးရင်မှာစိတ်ကူးတော့မှာဟောနေတာနော်ပြောပြအဲတော့ဒီနေ့တော့လူငယ်တွေကိုပို့ပြီးတော့ဟိုသဘောပေါက်စေခြင်းနဲ့အကြောင်းအရာလေးတွေကိုပြောပြခြင်းပါလူငယ်တွေကိုသဘောပေါက်သိနေတာဆိုတော့လူကြီးတွေဘာမပါဘူးလားဆိုတော့ပါရမှာပဲအဲတော့လူငယ်တွေကိုပြောပြမယ်ဆိုတော့ဘုန်းကြီးငယ်တွေကအကြောင်းအရာလေးလည်းနည်းနည်းလေးကြွဆိုတော့ပြောလိုက်ချင်တယ်နော်ခုနကတုန်းကဒါကလည်းကမတွေကိုကတော့ပြီးတော့တရဏဘုံ၃ပါးရှိကနေဘုန်းကြီးကဆိုပြီးတော့ဘုဒ္ဓံတရဏံကိစ္ဆာမိလို့ဆိုရတာဘုန်းကြီးစိတ်ထဲမှာအမှန်တန်ကြည်မှုတယ်စိတ်အမှန်တန်အေးချမ်းတာဘလို့တော့ဆိုတော့ဘုန်းကြီးပြောပြခြင်းတာဘုန်းကြီးငငယ်တုန်းကဘာကူမှမယုံဘူးစာရီတော့အများကြီးဖတ်တယ်နော်ဖတ်တာများတော့ဘုရားတမျိုးဒီကတမျိုးအမျိုးမျိုးဖြစ်နေတော့စိတ်ထဲကဘလို့တွေးလဲဆိုတော့ဓာရီအားလုံးဟာဟိုစေတနာကောင်းကောင်းနဲ့ပြောတဲ့စကားတွေတော့အမှန်ပါတယ်ဒါပေမဲ့တကယ်အမှန်တရားကိုသိလို့ပြောတာတော့မဖြစ်နိုင်ဘူးအပိခွန်စအမျိုးမျိုးဘာသာတရားတွေအမျိုးမျိုးဖတ်တော့များများဖတ်လေလေတန်တရားကပိုကြီးလေလေဖြစ်လာနော်စိတ်မစင်းစားတဲ့လူကတန်တရားတိတ်မကြီးဘူးနော်စိတ်မဖတ်တဲ့လူကလည်းတန်တရားတိတ်မကြီးဘူးဘုန်းကြီးကစာရင်းအများကြီးဖတ်တော့အများကြီးစင်းစားတော့မြတ်မြတ်ဖတ်လေလေမြတ်မြတ်စဉ်းစားလေလေတန်လျာကြီးလေလေဖြစ်လာကြီးလာတဲ့အခါကျတော့အဲ့လိုတန်လျာကြီးတော့စိတ်ထဲကဘယ်ဟောင်းမှယုံလို့မရဘူးဘယ်သူမှလည်းမယုံဘူးစေတနာနဲ့ပြောတာတော့ဟုတ်ချင်ဟုတ်မယ်ဒါပေမဲ့သူတို့ပြောတာတော့မမှန်တယ်လို့လည်းမခံဘူးအဲ့တော့စိတ်ထဲမှာဘယ်သူမှတကယ်စိတ်ချလက်ချမယုံဘူးအဲ့ဒါလည်းတစ်ဖက်ကနေပြောရင်ဘုန်းကြီးရဲ့ personality ဘုန်းကြီးရဲ့စင်ကိုဇေယျလို့ထင်ပါတယ်စိတ်မချနိုင်တဲ့ဇေယျရှိတယ်နော်မယုံကျင်တဲ့ဇေယျရှိတယ်တန်လျာကြီးတဲ့ဇေယျရှိတယ်အဲ့တော့ဘုဘတော့ဘယ်လိုပြန်ပြောလဲဆိုတော့ဘယ်ဘာသာတရားမှမငါစိတ်ချလက်ချယုံကြည်လို့မရဘူးကိုယ်ကလို့လည်းမရဘူးယုံကြည်တယ်ကိုယ်ပွဲတယ်ဆိုတာကတရားဥပဒေအတင်းကျခိုင်းလို့မရဘူးနော်ရနိုင်ပါမလားရနိုင်နော်အခုဒီလူတယောက်ကဘုလူတယောက်ကိုမချစ်ဘူးဆိုတော့အတင်းကျချစ်ခိုင်းမယ်ရပါမလားရနိုင်တော့ချစ်တယ်ဆိုတာအတင်းကျခိုင်းလို့မရတယ်လို့ပဲယုံကြည်တယ်ဆိုတာလည်းအတင်းကျခိုင်းလို့မရဘူးသူဟာသူအလိုလျောက်ရင်ထဲကနေဖြစ်လာမှပဲရနော်ချစ်တယ်ဆိုတာလည်းပဲရင်ထဲကနေအလိုလျောက်ဖြစ်လာမှတကယ်ချစ်တာယုံကြည်တယ်ဆိုတာလည်းပဲသူ့ရင်ထဲကနေတကယ်ဖြစ်လာမှာပဲယုံကြည်တာလို့ပြောလို့ရတယ်နော်အဲ့တော့ဘာကူမှယုံလို့မရတော့လဲနေရတာကြီးကမရေရာသလိုဖြစ်နေတယ်ဘာကူအလေးနဲ့ထားရမယ်ဘာကူတန်ဖိုးထားရမယ်ကိုယ့်ဘဝကိုဘယ်လိုပုံစံနဲ့နေရမလဲအဲ့ဒါတွေအများကြီးစဉ်းစားရတယ်နော်စဉ်းစားတော့ကိုယ့်ဘဝကိုဘယ်လိုပြောလဲဆိုတော့ငါကိုရင်းစာတရားတော့လက်ခံထားမယ်နော်ငါကြောင့်တော့ဘယ်သူမှဒုက္ခမရောက်စေရဘူး။အဲ့ဒါဆိုရင်ကိုပဲသူ့ဘဝမှာစိတ်ကလေးတစ်ခုရှိလာပြီနော်။သူ့ဘဝမှာစိတ်ကမရှိဘဲနဲ့နေလို့မဖြစ်။နော် ကျင်ကိုကအဲ့လိုနော်တန်ရကြီးလို့ဘာကုမမယုံနိုင်တော့အဲ့လိုဘာကုမမယုံမနဲ့နေရတာကိုကနေလို့တိတ်မကောင်းဘူးနော်အဲ့တော့တခုခုကတော့အလေးနဲ့တံမိုးထားပြီးနေရမှဖြစ်မယ်ဆိုပြီးတော့ပထမဦးဆုံးကိုကကိုနေလို့နေမယ်ဆိုတဲ့စီကံလေးတခုပေးလိုက်တာမှာကိုချင်းစာတရားကိုပေးလိုက်တာနော်နာလူတိုင်းကိုကိုချင်းစာတရားနဲ့ဆက်ဆံတယ်တကယ်ကိုချင်းစာတရားနဲ့ဆက်ဆံပြီးနေကြည့်တော့တော်တော်အကုသို့နေသွားတာတွေ့ရနော်အခုအကုသို့တော်တော်များဖြစ်နေကြတယ်ဆိုတာကိုချင်းစာတရားနေလို့ပါနော်အဲ့တော့ကိုချင်းစာတရားထားရတယ်ဆိုတာနဲ့ကိုပဲမေတ္တာဆိုတာလည်းပဲသူ့အနောက်ကနေပါလာတာပဲနော်ငါ့ကိုချစ်ခင်တာကိုငါသိတို့ချင်တာလေနော်အဲ့တော့ငါလည်းသူတစ်ပါးကိုချစ်ချစ်ခင်ခင်ဆက်ဆံမှဖြစ်မယ်အဲ့ဒါလိုမေတ္တာကရုဏာဆိုတာလေးပါလာတဲ့ခါကျတော့လည်းပဲပုံပြီးအဆင်ပြေလာတာတွေ့ရတယ်နော်နောက်တစ်ခါကိုယ့်ကိုယ်သူတစ်ပါးကမယုံမသာပြောတာဆိုတာလိမ့်တာညာတာလှည့်စားတာကိုခံရရင်မခံနိုင်ဘူးသိစိတ်ဆိုးတာပဲအဲ့တော့ငါ့ကိုယ်သူများကမယုံမသာလိမ့်တာညာတာလှည့်စားတာကိုလုပ်လိုက်ရင်ငါမခံနိုင်ဘူးမကြိုက်ရင်တော့မကြိုက်ဘူးလို့ပြောရင်သဘောကျသေးတယ်နော်မကြိုက်တာကိုကြိုက်ဟန်ဆောင်နေရင်ဒီတော့အဲ့ဒါတော်တော်ကိုသိဆိုတာလက်မခံကြည့်ဘူးအဲ့တော့အဲ့ဒါကိုလည်းတစ်ခါထည့်စဉ်းစားလိုက်တယ်ငါလူတွေနဲ့ဆက်ဆံတဲ့ခါမှာရိုးရိုးသားသားကုမှုလင်းလင်းပြောပြီးတော့ဆက်ဆံတယ်ဒါပေမဲ့အဲ့ဒီရိုးရိုးသားသားပြောလို့ဘုဒ္ဓခါရောက်တာလည်းတော်တော်များခဲ့ပါတယ်နော်ဘုရားမပါနိုင်ငံမချောဆိုတာလည်းနော်လူလောကမှာတစ်ခါတည်းအမှန်တိုင်းပြောရင်လည်းဒုက္ခရောက်တယ်နော်ဒါပေမဲ့ဘုန်းကြီးကတော့ဘယ်လိုကြီးစလဲဆိုတော့ဒုက္ခရောက်ခြင်းလည်းရောက်ပါစေမှန်တာပဲပြောမယ်ဒုက္ခတော့အများကြီးရောက်ခဲ့ပါတယ်နောက်တော့အဲ့ဒီလိုကိုယ်ဘဝမှာဖြစ်နေတာကိုယ်စိတ်ထဲမှာဖြစ်နေတာတွေသတိထားပြီးတော့ကြည့်နော်တစ်ခါကလည်းစာရီတော့ဖတ်ပါလေနော်ဘုရားဟောတဲ့တရားတော်တွေကိုလည်းဖတ်တယ်မြတ်စွာဘုရားရဲ့ဘဝဖြစ်စဉ်အဲ့ဒါကိုလည်းအင်မတန်စိတ်ဝင်စားတယ်အသေးစိတ်သေးချဖတ်ပါနော်ဖတ်ပြီးတော့အကုန်လုံးတော့နားမလည်ပါဘူးနော်နားလေတာနည်းနည်းပဲရှိတယ်အသက်ကလည်းငယ်သေးတာဒါပေမဲ့အဲ့ဒီမှာကုသိုလ်အကုသိုလ်ဆိုတာကိုဖွဲ့ကြားပြီးတော့မြတ်စွာဘုရားဟောထားတာကိုသိစိတ်ဝင်စားတယ်ဘုန်းကြီးကအရင်တော့ကမလို့ထင်လဲဆိုတော့ကုသိုလ်ဆိုတာလည်းတတ်မှတ်ချက်ပဲနော်အကုသိုလ်ဆိုတာလည်းပဲတတ်မှတ်ချက်ဒီဘာသာတရားမှာဒီလိုလောက်တာကုသိုလ်တဲ့နောက်ဘာသာတရားတစ်ခုမှကျတော့အဲ့ဒါအကုသိုလ်ဒီဘာသာတရားတစ်ခုမှကြတော့ဒီလိုလုပ်ရင်အကုသိုလ်တဲ့နောက်ဘာသာတရားတစ်ခုကြွကြည့်တော့အဲ့ဒါကုသိုလ်တဲ့ဆိုတော့ဒါတွေကကိုယ်သဘောကျတယ်လို့သတ်မှတ်ထားတာတွေပါပဲအဲ့လိုယူဆတော့ဟိုသိနေနေနဲ့လက်မခံနိုင်ဘူးဒါပေမဲ့ဘုရားဟောတဲ့တရားတော်တွေကိုဖတ်ကြည့်တော့ကုသိုလ်အကုသိုလ်ခွဲပြီးတော့အေချာဟောထားတာတွေ့ရနော်တွေ့ရတဲ့အချိန်မှာကုသိုလ်လားအကုသိုလ်လားဆိုတာကိုစစ်စေးနိုင်တဲ့အချက်လိုက်ကလေးတွေလည်းပါတယ်နော်အဲ့ချက်မှတခုကဘာလို့ဆိုတော့ဘာလဲဆိုတော့ကုတလံအနဝိဇ္ဇံဒုက္ခဝိပါကလက္ခဏံဆိုတော့အဲ့လိုစာပါဠိတစ်ပိုဒ်ဖြစ်တယ်နော်ကုသိုလ်ဆိုတာအပြစ်ကင်းတယ်ချမ်းသာတဲ့အကျိုးကိုပေးတယ်အဲ့လိုဆိုတော့ကိုယ်စိတ်ထဲမှာပြင်နေတာကိုကြည့်ရတဲ့အခါကျရင်မလုံတဲ့နာတစ်ခုခုကိုလုံးမိလို့ရှိစိတ်ထဲမှာနောင်တဆိုတာဖြစ်တယ်နော်လူတိတော့မှလည်းကြောက်တယ်ရှစ်တယ် guilt ဖြစ်တယ် shame ဖြစ်တယ်နော်အဲ့တော့အဲ့လိုစိတ်ထဲမှာရှစ်တဲ့စိတ်ကြောက်တဲ့စိတ်နောင်တရတဲ့စိတ်ဖြစ်နေလို့ရှိရင်ချမ်းသာစွာမချမ်းသာဘူးနော်အဲ့တော့ကိုဘယ်လိုပြောလဲဆိုတော့စိတ်ဆင်းရဲနေပြီစိတ်ဆင်းရဲနေအဲ့ဒါအကုသိုလ်ဖြစ်နေတာပဲနော်အဲ့တော့စိတ်ချမ်းသာတာနေခြင်းလေအဲ့တော့ဘုန်းကြီးရဲ့အံတန်ကျင့်ကြတဲ့စံကတည်းကအဲ့ဒါတစ်ခုလည်းပါနော်အမှန်တရားသိချင်တဲ့ကနေချင်းနဲ့ငင်းငင်းချမ်းချမ်းနေချင်းတယ်လွတ်လွတ်လပ်လပ်နေချင်းတယ်အနောင်ဖွဲ့ဆိုရင်မကြိုက်ဘူးငငယ်တွေကမကြိုက်ဘူးတော်တော်လေးငငယ်တွေကဘုန်းကြီးရဲ့ဇယိုက်ဘုန်းကြီးကိုချုပ်ချင်ရင်မကြိုက်ဘူးအမှန်တရားလွတ်လပ်တာကိုကြိုက်တယ်အဲ့တော့ကိုယ့်ကိုယ်ကဘယ်လိုပြောလဲဆိုတော့ငါစိတ်ချမ်းသာတာလိုချင်တယ်စိတ်အေးချမ်းသာလိုချင်တယ်စိတ်ထဲမှာလွတ်လပ်နေတာကိုလိုချင်တယ်အဲ့တော့ငါရဲ့စိတ်ကိုမလွတ်လပ်အောင်လုပ်တဲ့အရာမျိုးကိုမမလို့ခြင်းဘူးအဲ့တော့သတိထားမရှောင်ရမှာနော်စိတ်ကိုမအေးချမ်းစေတဲ့အရာကိုမလို့ခြင်းဘူးစိတ်ကိုဆင်းရဲစေတဲ့အရာကိုမလို့ခြင်းဘူး လူရင်းကဒီလိုအဖြေခံချက်ကလေးတွေပဲနော်အဲ့တော့ဒကာဒကမတွေမြင်ကြည့်တယ်စိတ်ချမ်းသာတာကြိုက်သလားကြိုက်ပါလေနော်စိတ်ကြိုက်တာပေါ့နော်စိတ်အေးချမ်းသာကြိုက်သလားကြိုက်တယ်နော်လူချင်းသာပဲနော်စိတ်မှလွတ်လပ်နေတာကြိုက်သလားကြိုက်တာပဲနော်စိတ်ကြိုက်တာပေါ့မလွတ်လပ်တာကိုကြိုက်တဲ့လူမရှိပါဘူးမအေးချမ်းသာကိုကြိုက်တဲ့လူမရှိဘူးမချမ်းသာတာကိုကြိုက်တဲ့လူမရှိဘူးနော်အဲ့တော့ဘုန်းကြီးကကိုဘွားမှာကိုဘယ်လိုနေမလဲလို့စဉ်းစားတဲ့ခါမှာဘာလို့ပြန်ပြောတွေးလဲဆိုတော့ငါဘွားမှာငါဘာလို့လိုချင်တယ်လဲဆိုတာကိုပါတခါထပ်မေးလိုက်တယ်နော်ဘာလို့လိုချင်တယ်လဲအဲလိုချင်တာကစိတ်ချမ်းသာတာလိုချင်တယ်ဘုံစိတ်အေးချမ်းသာလိုချင်တယ်စိတ်မှာလွတ်လပ်ကြအောင်လိုချင်တယ်အဲ့ဒါရအောင်ဘယ်လိုလုပ်မလဲဘာတွေကငါစိတ်ကိုဆင်းရဲအောင်လုပ်နေတယ်လဲဘာတွေကငါစိတ်ကိုမအေးချမ်းအောင်လုပ်နေတယ်ဒီလိုအရာတွေကငါစိတ်ကိုမလွတ်လပ်အောင်လုပ်နေတယ်။အဲ့ဒါကိုသိအောင်လုပ်ရအောင်နော်။အဲ့တော့ philosophy တွေလည်းအများကြီးဖတ်တယ်၊ psychology တွေလည်းအများကြီးဖတ်တယ်၊ဘာသာတရားတွေအများကြီးဖတ်တယ်နော်။စိတ်ပညာကျမ်းတွေအများကြီးဖတ်တယ်၊သမိုင်းတွေလည်းအများကြီးဖတ်တယ်။ပညာရှိတို့အများကအသက်ခံထားတဲ့လူတွေရဲ့ပြောခဲ့ဆိုခဲ့တဲ့စကားတွေအဲ့ဒါတွေကိုပြန်ပြီးရေးထားတဲ့စာအုပ်စာပေတွေကိုလက်လန်းမှီသမျှအများကြီးဖတ်တယ်နော်။နားလည်ရင်လည်းဖတ်တယ်နားမလည်လည်းဖတ်တာပဲအဲ့လိုပဲဖိုင်ဖိုင်နဲ့နည်းနည်းတော့နားလည်လာနော်နားလည်လာတော့ဘုရားဟောတဲ့တရားထဲမှာတတိမြေနေသိနေဆိုတဲ့ဒီသဗ္ဗမာဒိနသမာဓိဌဆိုတဲ့အစုံမလေးကိုလည်းခဏခဏတွေ့ရကိုနေရာဒီနေရာစာရီဖတ်လိုက်ရင်အဲ့ဒီအစုံမနေရာတော်တော်များများတွေ့နေရတွေ့နေရတော့တခြားတခြားဘာသာတရားတွေကိုဖတ်ကြည့်တဲ့ခါမှာတတိမြေနေင်းဆိုတာကိုမတွေ့ရမတွေ့ရတော့ဘုရားဆင်းရဲဒီဘုရားဟောတဲ့တရားတော်တွေမှာတတိမြေနေဖို့နော်မမိမလျော့နေဖို့ဆိုတာကိုအထက်ထက်ခါကအကျဉ်းပေါင်းများစွာဆုံးမတယ်လို့တွေ့ရတယ်နေ့စဉ်ဆုံးမတယ်လို့တွေ့ရတယ်နောက်ဆုံးပြိဋိဘံပြိဋိဘံဒီမှာလည်းပဲမြတ်စွာဘုရားဒီတရားကိုပဲဒီအဆုံးမကိုပဲဆုံးမပြီးတော့ပြိဋိဘံပြိသွားတယ်လို့တွေ့ရတော့ဒါဟာသတော်အရေးကြီးတယ်လို့သဘောပေါက်လိုက်တာ။သဘောပေါက်တော့ဂရိပဌာနာတုတ်ကမြန်မာပြန်နေတရားကြီးရှာပြီးတော့ဖတ်ကြည့်။နော်ဖတ်ကြည့်တော့ဘာပဲဖြစ်နေဖြစ်နေသိနေဆိုတာကိုတွေ့ရတယ်။နော်။ဟိုသွားရင်လည်းသိနေ၊ရနေရင်လည်းသိနေ၊ထိုင်နေလည်းသိနေ၊အိပ်နေလည်းသိနေ။နော်။စားနေတုန်းမှလည်းပဲသိနေ။နောက်ဆုံးအိမ်သာထဲမှာရှင်းကြည့်နေဆုံးနေတုန်းမှတော့မှသိနေဆိုတာပါတယ်နော်။အဲ့ဘုရားဆင်းရဲဘာလို့ဒီနေရာမှာဘာလို့ဒီနေရာမှာလဲတော့ကိုယ်ခန္ဓာကိုယ်မှာဖြစ်နေတာကိုသိနေသူ့စိတ်မှာဖြစ်နေတာကိုသိနေနော်ဝန်တာရင်လည်းသိနေဝန်နေရင်လည်းသိနေဝန်တာဝန်နေမရှိရင်လည်းပဲသိနေနော်လောဘဖြစ်နေရင်လည်းသိနေဒေါသဖြစ်နေရင်လည်းသိနေလောဘမဖြစ်တဲ့ခါလည်းပဲသိနေဒေါသမဖြစ်လို့ရှိရင်လည်းအဲ့ဒီစိတ်ကိုသိနေနော်စိတ်လှုပ်ရှားနေရင်လည်းသိနေစိတ်ကငြင်းတဲ့နေရင်လည်းပဲသိနေနော်ပါဠိလိုပြောရင်တော့သာသာကံဝံစိတ်တံသာသာကံစိတ်တံဒီဝဇာနာတိဝဇာနာတိဆိုတာကတိဤလိုအဓိပ္ပာယ်ပေါ့နော်တိဤဆိုတာလည်းအမှန်တော့တိအောင်နေလို့ပြောတာပါပဲတူတူပါပဲအဓိပ္ပာယ်အဲ့တော့တိနေတိနေဆိုတာလေးပါနေတော့ဒါလေးကစိတ်တော့မဖြတ်ဘူးလို့ဘယ်လိုပဲသဘောထားလိုက်နော်သဘောထားပြီးတော့ကိုယ်စိတ်မှာဖြစ်တာကိုသတိထားပြီးတော့ကြည့်ကြည့်တော့လောဘကြီးလာရင်စိတ်ရှင်းလာတာတွေ့ရတယ်။ဟုတ်။ဒီပိတ်လိုချင်နေပြီဆိုရင်စိတ်ကအနာမရတော့အဲ့ဒီကိစ္စပဲအမြဲတမ်းတွေးနေတယ်။ဖြစ်ပါမလားရပါမလား။အဆင်ပြေပါမလားဆိုတော့တွေးတယ်။အဲ့ဘုန်းကြီးကတခါပြန်စဉ်းစားတယ်။လောဘဖြစ်ရင်တည်နေဆိုတာတော့ဟုတ်ပါပြီ။လောဘကိုအကုန်လုံးပယ်ဖို့ဆိုတာရပါမလား။ဖြစ်နိုင်ပါမလား။နော်။အဲ့ဒါလည်းတန်တရားရှိတယ်။လောဘလုံးဝမရှိရင်လေလောကမှာနေလို့မဖြစ်ဘူးလို့အဲ့လိုလည်းတွေးမိနော်တွေးမိပြီးတော့ဘယ်လိုတွေးလဲဆိုတော့လောဘလုံးဝကင်းတယ်မကင်းဘူးဆိုတာတော့ဒါတော့မတတ်နိုင်လေဘူးရှိသေးတော့နော်ဒါပေမဲ့ဖြစ်နေတာကိုသိဖို့ဆိုတာတော့တတ်တယ်အဲ့ဒါတော့မဖြစ်ပါဘူးနော်အဲ့တော့ဖြစ်တဲ့ခါမှာသတိထားပြီးကြည့်လောဘဆိုတာအများကြီးရှိတယ်နော်အစားအသောက်နဲ့ပတ်သက်တဲ့လောဘရှိတယ်အဝတ်ထည်နဲ့ပတ်သက်တဲ့လောဘရှိတယ်လူနဲ့ပတ်သက်လို့လည်းပဲတွေ့ကြတာဆွဲရတာလည်းလောဘပဲနော် အာဝဆင်ဖြစ်တာတွေရှိတယ်အဲ့လိုစိတ်တွေပြည်တိုင်းပြည်တိုင်းတတိထားပြီးတော့ကြည့်ကြည့်တဲ့အခါမှာနည်းနည်းတော့စိတ်ပင်ပန်းနေဆိုတာကိုတွေ့ရအဲ့လိုပဲဒေါသဖြစ်တဲ့အခါမှာလည်းပဲအဲ့ဒေါသကိုကြည့်တဲ့အခါစိတ်မချမ်းသာဘူးစိတ်ပင်ပန်းတယ်စိတ်ကမလွတ်လပ်ဘူးစိတ်မအေးချမ်းဘူးအဲ့ဒီတွေ့ရတော့ဟောဒါတွေဖြစ်ရင်စိတ်ဆင်းရဲစိတ်မအေးချမ်းဘူးစိတ်ကမလွတ်လပ်ဒါတော့သဘောပေါက်သိကြရတယ်ဆိုတာသိနော်အဲ့လိုပဲမာနတွေဖြစ်တဲ့ခါမှလည်းပဲစိတ်နဲ့အေးချမ်းစိတ်မလွတ်လပ်နော်ပြင်းရင်ဆိုင်ခြင်းနဲ့ဒီများကုတ်တဲ့သာသွားရင်အဲ့လိုစိတ်ကမခံနိုင်ဘူးနည်းနည်းလေးရှက်တယ်နော်သူကငါ့ထက်သာသွားပြီဆိုတော့ရှက်တယ်အဲ့တော့ပြန်ကြိုးစားတယ်သူ့ထက်ငါသာခြင်းလို့နောက်တော့ဒီမာနရဲ့သဘောကိုသိလာတော့ဘုန်းကြီးကကိုယ့်ကိုယ်ဘယ်လိုပြောလဲဆိုတော့ငါလောက်ချင်တဲ့အလုပ်ကိုငါစွမ်းစားရှိတယ်လို့အကောင်းဆုံးဖြစ်အောင်ကြိုးစားပြီးတော့လုပ်တယ်။သူများငါ့ထက်တာသလား။ငါကသူများထက်တာသလားဆိုတော့မစင်လာတော့ဘူး။နော်။အဲ့တော့မပြိုင်တော့ဘူး။ပြန်ပွဲတော့မှငါမပါဘူး။အလုပ်ကကောင်းအောင်မလုပ်ဘူးလို့တော့မဟုတ်ဘူးနော်။မကြိုးစားဘူးဆိုတာမဟုတ်ဘူးနော်။ငါအရင်ချင်းရှိတယ်လို့ငါအစွမ်းစားရှိတယ်လို့ငါလုပ်ချင်တဲ့အလုပ်ကတော့အကောင်းဆုံးဖြစ်အောင်ကြိုးစားပြီးတော့လုပ်မယ်။ဒါပေမဲ့သူများလက်ထက်တာသွားသလားငါသူများထက်တာသလားဆိုတာတော့မစင်စားဘူးအဲ့ဒီသဘောထားလေးနဲ့နေလိုက်တဲ့ခါကျတော့စိတ်တော့ချမ်းသာတယ်စိတ်မြန်မာအများကြီးတက်တာတယ်အလုပ်နဲ့ပူကောင်းလာတာကြည့်တာအကြောင်းဆိုတော့ကိုလုပ်ဖို့ရည်ရွယ်ချက်ကသူများထက်တာဘူးမဟုတ်ဘူးကိုလုပ်ချင်တဲ့အကူအရည်သေးအကောင်းဆုံးဖြစ်အောင်လုပ်ဖို့ဆိုတဲ့ရည်ရွယ်ချက်ဖြစ်တာနော်နောက်အဲ့လိုပဲကိုစိတ်ကိုကိုကြည့်တဲ့ခါမှာဒီများအရှင်ကြီးလာအောင်မြင်တာကြီးပွားတာတွေ့ရတဲ့ခါမှာတခါတလေမနာလိုတဲ့စိတ်ဖြစ်တယ်။နော်။အဲ့လိုမနာလိုတဲ့စိတ်ဖြစ်တဲ့ခါမှာအဲ့ဒီစိတ်ကလည်းကြီးတော့ဒီများငါ့ထက်တာနေတာဒီများအရှင်ကြီးနေတာဒီများကြီးပွားနေတာငါစိတ်ထဲမှာအဲ့ဒါကိုတိတ်မချိုက်ဘူး။အဲ့တော့အဲ့ဒီစိတ်ကိုကြီးတော့ကိုယ့်ကိုယ်ကိုယ်နည်းနည်းရှက်သွားတယ်။နော်။သူ့ဟာသူလှုပ်လို့သူ့ဟာသူရတယ်။နော်ကိုကလည်းဘာမှဝင်မတော့အရင်ကြီးဆက်ရတယ်လည်းမဟုတ်ပဲနဲ့သူ့ဟာသူရနေတာကိုကကြားရရနေသဘောမကျသဘောမကျတော့အဲ့ဒီစိတ်ကိုကြည့်ပြီးတော့တော်တော်ကိုရှက်သွားကျန်တဲ့စိတ်တွေကိုဘုံဘုံကြီးနဲ့တိတ်မရှိဘူးလောဘဖြစ်တာတိတ်မရှိဘူးဒေါသဖြစ်တာလည်းတိတ်မရှိဘူးနော်မာနဖြစ်တာကိုလည်းတိတ်မရှိဘူးနော်ကောင်းလို့တော့မဆိုလိုပါဘူးနော်ဒါပေမဲ့မနာလိုဝင်လို့တဲ့စိတ်ဖြစ်တာကိုတော့တော်တော်ကိုရှက်ဟုတ်စိတ်တွေကမှနည်းနည်းတော်သေးတယ်ဒီစိတ်ကပုံဆိုးတယ်နော်အဲ့တော့အဲ့လိုမနာလိုဝင်တဲ့စိတ်တွေဖြစ်တာကိုကြည့်ပြီးတော့ဒီစိတ်ကစိတ်အောက်တန်းကျတာပဲဒီစိတ်ကငါလက်ခံထားရင်ငါဟာတော်တော်စိတ်ထားနှင်းကျတဲ့သူဖြစ်သွားပြီနော်ပုဂ္ဂိုလ်လေးစားဖို့ဖြစ်ဖို့ဆိုတာတော့မှသိမကောင်းတော့မလွယ်တော့အဲ့လိုနဲ့ဒီလိုစိတ်တွေကိုတိတ်ထားပြီးတော့ကြည့်ပြီးတော့တန်နေတော့ပေါ့ကျူစားပြီးတော့ပယ်တယ်ဖြောက်တယ်နော်အဲ့တော့ကိုနီကိုဟန်နဲ့ကိုရရဲ့အင်းနဲ့ပဲပယ်တာပါပဲအတွင်းနဲ့ဆင်ကျင်ပြော့လဲပယ်တယ်အတိနဲ့သူ့အမြင်အောင်ကြည့်ပြော့ရှုမှတ်ပြော့လဲပဲပယ်အဲ့လိုပယ်ကြည့်တော့အဲ့လိုလောဘတို့ဒေါသတို့မာနတို့မနာလိုဝင်တို့တဲ့စိတ်တို့နည်းသွားတဲ့ခါမှာစိတ်ကတော်တော်ပေါ့ပါလာတော်တော်ရှင်းလာတာကိုယ်တိုင်ခံစားရစိတ်တော်တော်ချမ်းသာလာတာကိုယ်တိုင်ခံစားရအဲ့လိုကိုယ်နဲ့ခံစားရတော့တရားဟောတာကိုပို့ပြီးတော့သိခဲ့ရနှစ်တက်လာကျဉ်းနှံ့လာနော်တရားဟောတဲ့တရားဟာစိတ်ချမ်းသာမှုပေါ်ထားတဲ့တရားဖြစ်တယ်စိတ်အေးချမ်းမှုပေါ်ထားတဲ့တရားဖြစ်တယ်စိတ်ကိုလွတ်လပ်စေမှုပေါ်ထားတဲ့တရားဖြစ်တယ်အဲ့တော့ဒီတရားအတိုင်းကနေလို့ရှိရင်ငါလူကျင်နေတဲ့စိတ်ချမ်းသာမှုစိတ်အေးချမ်းမှုစိတ်လွတ်လပ်မှုဆိုတာကိုရမှာပဲအဲ့လိုစမ်းကြည့်ရင်လည်းကိုယ်တို့လေးကြုံလာတာပုံမှာအခြေခံပြီးတော့ဘုန်းကြီးကအဲ့ဒီတရားကိုစိတ်ထဲမှာကျင့်ရသွားတယ်နှစ်သက်သွားတယ်သဘောကျသွားနော်အဲ့တော့အဲ့ဒါပဲတနည်းအားဖြင့်ပြောမှဆိုသဒ္ဒါတရားလို့ပြောရမှာနော်အဲ့တော့ဘုန်းကြီးရဲ့တဘာဝကမသိပဲနဲ့နားမလဲပဲနဲ့မျက်စိနှိပ်ပြီးတော့ယုံကြည်တဲ့တဘာဝမရှိအခုချိန်ထိအင်မတန်တန်လျာကြီးတယ်ဘာလို့မဆိုအချိန်ပေါင်းများစွာစမ်းကြည့်တဲ့အချင်းရှိတယ်အဲ့တော့ခုနပြောသလိုနော်ကိုယ်စိတ်ထဲမှာပဲဖြစ်နေတဲ့ဒီလောဘတို့ဒေါသတို့မာနတို့အိတ်တံမစ္စရာတို့ဆိုတာတွေကိုကြည့်ပါများလာတဲ့ခါမှာသူတို့ဖြစ်ရင်ပြန်မလဲဆင်းရဲတယ်မလွတ်လပ်ဘူးမအေးချမ်းဘူးစိတ်ကငြိမ့်ကျသွားတယ်ဆိုတာကိုကိုယ်တိုင်သိ ီတော့ကောင်းတဲ့စိတ်တွေလည်းဖြစ်တဲ့ခါရှိပါလေနော်လူဆိုတာအမြဲတမ်းမကောင်းတဲ့စိတ်တွေကြီးပဲဖြစ်နေတာမဟုတ်ပါဘူးဘယ်သူမှမဆိုကောင်းတဲ့စိတ်လည်းပဲဖြစ်တာပါပဲအဲတော့ဘုန်းကြီးစိတ်ထဲမှာတခုရှိသေးတာကတဏှာတက်တယ်နော်ဒီမှာနေမကောင်းဘူးဆိုရင်တိတ်ပြည့်စုံချင်ကိုယ်တိုင်လည်းပဲကိုယ်တိုင်ကိုယ်ပြသိခန်းနေပါလေလိုက်ဖို့တတ်တယ်ဆေးရုံကိုလိုက်ဖို့တတ်တယ်တချို့ဆိုအသက်ကြီးပြီးပြည့်စုံမဲ့လူမရှိဘူးသားသမီးမရှိဘူးကိုယ်တိုင်လူနာရှင်ဖြစ်တဲ့ဆေးဝင်တော့အပ်တယ်လက်မှတ်ထိုးပြီးတော့အပ်တယ်နေရောညရောအနားမှာနေပြီးတော့စောင့်ရှောက်ပေးတယ်ပြုစုပေးတယ်နော်ဆေးဝါးတွေပါလေရှာပေးတယ်ဆေးတိုက်ပေးတယ်ဘုံဘုံပြောရရင်တရားကြီးကြီးဆိုရင်ခေါင်းကြီးဓာတ်ရောမုတ်ဆင်းမှုဟိဓာတ်ရောဆိုတာဘုံကြီးကိုယ်တိုင်လုပ်ပေးတယ်ပြုစုပေးဘာမှဆင်းမှုမတော်ဘူးအဲ့လိုလုပ်ပေးရတာတော့ကြိုက်တယ်နောက်ငငယ်တွေကကလေးတွေကိုစာသင်ပေးရတာအတိတ်ကြိုက်တယ်အခုချိန်ဒီအဲ့ဒီစိတ်ကရှိသေးတယ်အခုခုကသိထိုင်ရင်နောက်တော့ကသိကျင်နေအဲ့ဒါကိုပြောပြချင်တယ်။အင်းပြေးလိုက်ရတာကိုသူသိသွားတာကိုဝန်တာတက်နော်။တခြားလည်းပဲဒီလိုပဲစားစီရလို့အုံစားလို့ကိုယ်မှရှိနေရင်သူများချုပ်တဲ့နေလို့ဆိုရင်တော့ပြေးချင်ပါလားနော်။အဲ့လိုကောင်းတဲ့စိတ်ကလေးဖြစ်တဲ့ကကိုယ်စိတ်ကိုပူကြည့်ရင်လည်းပဲစိတ်သဘောကျ။ကောင်းကျင်စိတ်ဆိုတာရှိတယ်နော်။အဲ့တော့လူတိုင်းလည်းကောင်းကျင်စိတ်ရှိပါတယ်နော်။ဒါပေမဲ့တခါကြီးလည်းပဲမကောင်းတဲ့စိတ်ကလည်းဖြစ်ကြပါပဲ။အဲ့တော့မကောင်းတဲ့စိတ်ကြီးဖြစ်တဲ့ခါမှာသိနေလို့ရှိရင်အဲ့ဒီမကောင်းတဲ့စိတ်ကတစ်ချိန်ပြီးပါသွားတယ်။ကောင်းတဲ့စိတ်ဖြစ်တဲ့ခါသိနေလို့ရှိရင်အဲ့ဒီကောင်းတဲ့စိတ်ကပို့ပြီးတော့ကောင်းလာ။အဲ့တော့အဲ့ဒီနည်းကိုပုံမြဲလုပ်ကြည့်နေတွေ့သွားတော့အဲ့ဒါကိုသိသဘောကျတာ။နော်။မကောင်းတဲ့စိတ်တွေပါဖို့နဲ့ကောင်းတဲ့စိတ်တွေညာလာဖို့ဟာလုံနည်းဟာရိုးရိုးလေးနဲ့လွယ်လွယ်လေးပဲ။သိနေပါ။ဟောသူစိတ်ထဲမှာဖြစ်နေတာကိုသိနေပါ။ဒီသိနေတာတခုတည်းမျိုးရပြီ။ဟောအင်မတန်ယူအင်မတန်ရှင်အင်မတန်သဘာဝကြပြတော့တကယ်လို့ရင်တကယ်ဖြစ်တဲ့နည်းဖြစ်နေ။ဟောအဲ့တော့အဲ့လိုကိုယ့်အကူဝါဒနာပါလို့စမ်းကြည့်ရင်စမ်းကြည့်ရင်လည်းကိုယ်စိတ်ထားလေးတွေတဖြည်းဖြည်းချင်းချင်းပြောင်းလာတာကိုကိုယ့်အကူသိရ။ဟောအပြောပါနည်းနည်းတော့ညော့သွားတယ်။ဟောအချင်းချင်းဖြုံးတာတွေနည်းနည်းညော့သွားတယ်။ကိုယ်အမူအရာနှုတ်အမူအရာကစရင်ဆိုင်တာကြမ်းတမ်းတာတွေဟာအဖြစ်အပျက်နေသွားတယ်။နေသွားတဲ့ခါကျတော့ကိုယ့်ကိုယ်ကိုပို့ပြီးတော့လေးစားလာတယ်။ကိုယ့်ကိုပေါင်းပေါင်းချင်းအတိုင်းပဲကလည်းဒီနေ့လေးစားလာ။တော့အဲ့လိုဖြစ်ရတာတိတ်ကျဉ်းတတ်တာပဲ။ self respect self esteem ဆိုတာအင်္ဂါရေးကြည့်ပါလား။နော်။ကိုယ့်ကိုယ်ကိုလေးစားဖို့ကိုယ့်ကိုယ်ကိုတန်ဖိုးထားဖို့ကိုယ့်ကိုယ်ကိုချစ်ဖို့ကိုယ့်ကိုယ်ကိုယုံကြည်ဖို့အဲ့ဒါအင်္ဂါရေးကြည့်တယ်နော်။ကိုယ့်ကိုယ်သူများမလေးစားတာကတော့မတတ်နိုင်ဘူးပေါ့နော်။ဒါပေမဲ့လေးစားရင်တော့ကျိတ်ပါလား။မလေးစားဘူးဆိုလည်းပဲမတတ်နိုင်ဘူးတတ်သူတော်ပဲနော်အဲကိုယ့်ကိုယ်သူများမချစ်တာမတတ်နိုင်ပါဘူးနော်သူချစ်ခြင်းနဲ့ချစ်ဖို့မချစ်ခြင်းနဲ့နေပါနော်ဒါမှဘုန်းကြီးကငငယ်လေးကချစ်တဲ့လူတော်တော်များပါမုန်းတဲ့လူလည်းနည်းနည်းတော့ရှိပါတယ်နော်အဲတို့တော့ကိုယ့်ကိုယ်ကိုချစ်ဖို့လိုတယ်နော်အဲပြီးတော့သူများကိုယ့်ကိုမယုံကြည်တာအဲဒါကိစ္စမရှိဘူးမတတ်နိုင်ဘူးနော်ယုံကြည်ရင်တော့လည်းကောင်းပါတယ်သဘောကျပါကိုယ့်ကိုယ်ကိုယုံကြည်ဖို့လိုတယ်။အဲတော့ကိုယ့်ကိုယ်ကိုလေးစားဖို့ကိုယ့်ကိုယ်ကိုချစ်ဖို့ကိုယ့်ကိုယ်ကိုယုံကြည်ဖို့ကိုယ့်ကိုယ်ကိုအားကိုးဖို့အဲ့ဒါတွေအများကြီးရေးကြည့်ပါနော်။အဲတော့စားပြီးရင်အများကြီးဖတ်တဲ့ခါကျတော့ဒီလိုအချက်လက်တွေကိုရေးကြည့်တယ်လို့ပညာရှိတော်တော်များများကပြောထားတာရေးထားတယ်တွေ့ရတော့ဘုန်းကြီးကအဲ့ဒါကိုသိသဘောကျ။ငါ့ကောင်ကလေးစားရမယ်ငါ့ကောင်ကချစ်ရမယ်ငါ့ကောင်ကယုံကြည်ရမယ်ငါ့ကောင်ကအားကိုးရမယ်။နော်အဲ့ကိုကိုအားကိုးတယ်ဆိုတဲ့စိတ်ကိုသိမ့်မွေးတာဘာမဆိုကိုယ့်အကိုဖြစ်အောင်လုပ်တယ်သိကျင်လာရှိနေတယ်ကိုယ့်အကိုသိအောင်ကြိုးစားတယ်ဒါပေမဲ့တခါတလေကြတော့လဲအဲ့ဒါကိုယ့်ကအခက်ခဲဖြစ်တာရှိနော်ဘုန်းကြီးကလည်းစိတ်ထဲရှိရင်ဒါကသိပြောတတ်ပြောလို့တော့ဘယ်လိုပြောလဲဆိုတော့ကိုကိုကိုအားကိုးတယ်ငါအားငါကိုးတယ်လို့အဲ့လိုသိပြောတတ်တယ်နော်အဲ့ဒါကိုဂုံလဲယူတတ်တယ်အဲ့လိုဂုံယူတော့တချို့လူတွေကဘယ်လိုပြောလဲဆိုတော့အဲ့ဒါဘုံဝင်မြင့်နေလို့နော်အပြောအခိုင်ရပြန်ရောနော်အဲ့တော့ဘုန်းကြီးကတခါလေးတွေးကြည့်တယ်တို့ Asian culture ဟာကိုအားကိုကိုယ်တော်ကိုသိအားပေးပုံမရဟုတ်လားတော့မသိဘူးဘုန်းတော်အဲ့လိုပဲယူဆနော်သူများကိုအားကိုးတာသူများကိုယုံကြည်တာကိုအားပေးတယ်နော်ကိုအားကိုကိုယ်တော်ကိုသိအားမပေးဘူး dependent ဖြစ်အောင်လုပ်တယ်အဲ့ဒါလိုဆုံးကြီးကမြင်မိတယ်နော်အဲ့တော့အပြည့်မြင်တာဆိုတော့လေဟိုတချို့ကကြိုက်ချင်မှကြိုက်တယ်နော်အဲ့တော့ဘုန်းကြီးကိုယ်တိုင်ပဲကိုယ့်ကိုယ်ကိုအားကိုးတယ်လို့ကိုယ်နဲ့သိတဲ့သူဘယ်သူ့ကိုဖြစ်ဖြစ် သူအားသူကိုးနေအောင်ဘုန်းကြီးကတော့အထောက်အကူပေးတယ်နော်။ကြားလေးလေးသူဖြည်းဖြည်းဖြည်းဖြည်းနဲ့သူအားသူကိုးနေတယ်လို့ဖြစ်သွားရတယ်။အဲ့တော့အနေအထားမှာတော့မိဘကိုအားကိုးရတယ်တခြားလူတွေလည်းအားကိုးရတယ်ဆရာသမားတွေအားကိုးရတယ်။တဖြည်းဖြည်းအသက်ကြီးလာရင်သူတမောမှာမိခိုနေရတာအားကိုးနေရတာအနေသွားမှကောင်းတယ်နော်။စာဝန်ကြီးတို့မိခိုးရတာလည်းအနေသွားမှကောင်းတယ်။အသိဉာဏ်ပိုင်းဆိုင်ရာမှာလည်းပဲသူများပြောပြမှသိရမယ်ဆိုတဲ့ဘဝကနေတဖြည်းဖြည်းနဲ့ကိုဉာဏ်နဲ့ကိုသိအောင်လုပ်မယ်ဆိုတဲ့ဘက်ကိုတွားရမှာပဲနော်။အဲ့ဒါလူရဲ့တဘာဝနော်လူတဘာဝရဲ့အခြေခံတဘာဝကဘာလဲဆိုတော့နှီးကိုနေရတဲ့ဘဝကနေတဖြည်းဖြည်းနဲ့နှီးကိုရတာနဲတဲ့ဘဝဘက်ကိုတွားရနော်။ dependent ဖြစ်နေတဲ့အခြေအနေကနေတဖြည်းဖြည်း independent ဖြစ်တဲ့ဘက်ကိုတွားရမယ်။ဒီလိုသူကကိုလက်ခံနော်အဲ့လိုနဲ့ပဲအဲ့လိုတရားစာပြေဖြန့်ရင်လေးလာရင်နဲ့လုပ်ကြည့်ရင်စမ်းကြည့်ရင်နဲ့ဘုရားဟောတဲ့ဘုရားတော်တွေရဲ့အကျိုးကျေးဇူးကိုကိုယ်တိုင်သိရတယ်နော်အဲ့တော့အကုန်လုံးတော့မသိဘူးနော်အခုလည်းပဲအကုန်လုံးမသိပါဘူးနည်းနည်းပဲသိပါတယ်နော်အဲ့တော့သို့တော်ကိုသိတဲ့လောက်ကလေးကိုလက်တွေ့ကျင့်သုံးကြည့်တဲ့ခါကျတော့အင်မတန်အကျိုးများတာကိုသိရတယ်နော်ထူးထူးခြားခြားအကျိုးများတာကိုသိရတယ်ကိုကိုကိုယုံကြည်မှုကိုကိုကိုအားကိုးမှုကိုကိုကိုတန်ဖိုးထားမှုကိုကိုကိုလေးစားမှုဆိုတာတွေကအဖြစ်ဖြစ်ဖြစ်တက်တာအဲ့ဒါစိတ်မှာတိတ်အားရှိတာပဲနော်အဲ့တော့ဘုန်းကြီးကစဉ်းစားကြည့်တယ်လူတွေလူကျင်တဲ့အရာဘာလဲဘုန်းကြီးလူတော်များအောင်မေးကြည့်တယ်စိတ်လူကျင်တဲ့အရာဘာလဲလို့ပြောပြစမ်းပါပြောနိုင်မလားရုပ်ပြဆိုရင်တော့သူတို့ကဖြေပြောမှာပေါ့ပတ်စံလူကျင်တယ်လို့ပြောတယ်နော်ဘွယ်လိုချင်တယ်ပြောမယ်။ရာလူလိုချင်တယ်လို့ပြောမယ်နော်။အမှတ်တမဲ့ဖြေလိုက်ရင်တော့အပေါ်ရန်တွင်းနဲ့ဖြေမယ်ဆိုဒီလိုပဲဖြေမယ်နော်။ဘုန်းကြီးကတော့ကိုယ်စိတ်ကိုယ်ကိုကြည့်ပြီးဘယ်လိုဖြေလဲဆိုတော့မာတကယ်လိုချင်တဲ့ညာစိတ်မှာအားရှိနေတာကိုလိုချင်တယ်နော်။စိတ်အားငယ်နေတာကိုမလိုချင်ဘူး။စိတ်ညစ်နေတာမလိုချင်ဘူး။စိတ်ကြက်နေတာမလိုချင်ဘူးနော်။စိတ်ထဲမှာအားရှိပြီးတော့အသက်ဝင်နေတာကိုလိုချင်တယ်။ I want to feel aliveနော်အဲ့ဝင်နေနော်အဲ့တော့ဘဝကိုအသိဉာဏ်လေးနဲ့နေပြီးတော့လှုပ်သွားရင်အတက်ဝင်ပူတိလာနေလို့ကိုယ်ပြအတက်ဝင်နေလေပဲနော်ကိုအားကိုကိုပြအလုပ်တစ်ခုကိုစူးစမ်းပြီးတော့လုပ်လိုက်လို့အောင်မြင်သွားလို့ရှိရင်တိတ်အားရှိပြီးတော့ပူပြအတက်ဝင်လာနော် feel alive ဆိုတဲ့ခံစားမှုတကယ်ရတာနော်အဲ့တော့အဲ့ဒါလိုကောင်းတာလေးတွေကိုလှုပ်ကြည့်ရင်လှုပ်ကြည့်ရင်မယ်နော်ကိုယ့်ဘုကိုချစ်ခင်မှုကိုယ့်ဘုကိုလေးစားမှုကိုယ့်ဘုကိုယုံကြည်မှုကိုယ့်ဘုကိုအားကိုးမှုဆိုတာလေးတွေတဖြည်းဖြည်းတဖြည်းဖြည်းငြင်းပြက်လာတဲ့ခါမှာအဲ့ဒီ feel alive ဆိုတဲ့ခံစားမှုရရနော်ဒါဒီမကတည်းက I feel strong ဆိုတဲ့ခံစားမှုရရခန္ဓာစုပ်တော့ကိုယ့်ထက်အားကြီးနေတယ်အများကြီးပါပဲနော်ဘယ်သူနဲ့မှတော့နှိုင်းရှင်ကြီးပြောတာမဟုတ်ပါဘူးဘုန်းကြီးပြောတဲ့ I feel strong ဆိုတာကခန္ဓာကိုယ်ကိုပြောတာမဟုတ်နော်စိတ်ထဲမှာအားရှိအားငယ်စိတ်မရှိကြောက်စိတ်မရှိနော်တင်ငယ်စိတ်မရှိနော်တင်ငယ်စိတ်ကိုအင်္ဂလိပ်လိုဘယ်လိုခေါ်လဲ inferiority feeling inferiority ယောဂဖြစ်သွားပြီဆိုရင်တော့ inferiority complex လို့ခေါ်ရနော်အဲဘုန်းကြီးစိတ်မှာတဖြည်းဖြည်းအဲ့ဒီ inferiority complex ဆိုတာပျောက်သွားတယ်အဲ့တော့လူရငယ်ကနေကြည့်လာတာဆိုတော့ငယ်ငယ်တုန်းကသူတို့ကမှရငယ်နှုန်းကြီးမိခိုကမိခိုကတော့ကလေးငယ်လေးတွေမှာဗာပြောပြောနော်အငယ်စိတ်ဆိုတာရှိတယ်မိဘကချစ်လို့ပြည့်စုံနေတာမလို့အဲ့ဒီချစ်တာလေးကြောင့်တန်းနဲ့အားရှိနေတာနော်သူ့ကိုယ်သူယုံကြည်မှုမရှိသူဘာမှမသိတယ်လို့ပဲဘာမှမလုပ်တတ်နော်အဲ့ဒါလို့ဘဝကနေတဖြည်းဖြည်းသိတတ်လာတယ်လုပ်တတ်လာတယ်ကိုယ်အားကိုကိုးနိုင်လာတဲ့ခါအားရှိလာနော်ဒါတော့မှတချို့အသက်တော်တော်ကြီးတဲ့ရှိအားငယ်စိတ်ရှိနော်အပြစ်တော့မတင်လို့ပါဘူးနော်ဒါတော့ဘာဖြစ်နေတာကိုပြောတာပါအဲ့ဒီအားငယ်စိတ်ဆိုတာတော်တော်ပင်ပန်းတယ်တော်တော်လေးကြောက်เสียကောင်းပါတယ်နော်အားငယ်နေရတာမကောင်းပါဘူးတင်ငင်နေရတာမကောင်းပါဘူးနော်အဲ့တော့လူလူချင်းရှင်လိုက်တဲ့နဲ့တချို့ကကျွတ်ကျွတ်လေးရွတ်ရွတ်လေးဖြစ်သွားတယ်အားငယ်စိတ်ကရှိတယ်နော်တင်ငင်စိတ်ကရှိတယ်အဲ့တော့ပြောတယ်ဆိုတဲ့ခါမှာပုံမှန်လေးလေးရဲရဲချင်းချင်းမပြောရဲဘူးနော်ကြောက်နေတယ်အခုရတော့စိတ်ထဲရှိတဲ့အတိုင်းပြောတာနော်မှားသွားရင်လည်းပဲဒုက္ခတော့ရောက်တာပဲနော်ဒါပေမဲ့ဒုက္ခရောက်လည်းရောက်မစင်မတတ်နိုင်ဘူးနော်မမတိကပြင်တာပါပဲအဲ့ဒီမားကိုပြင်ရမှာကိုလည်းပဲဘုန်းကြီးကမကြောက်ချက်လည်းမရှိဘူး မမကြောက်လွန်းသွားရင်ဘာဖြစ်လဲဘာမှမလုပ်ရဲတော့ဘာမှမပြောရဲတော့နော်အဲ့တော့မမရဲ့လူမရှိဘူးမှားတာပါပဲနော်အဲ့တော့ပြောပါဆိုပါလုပ်ပါစဉ်းစားစားလေးပြောစဉ်းစားလေးလုပ်ဒီကြလေးကလည်းမှားအောင်ပါပဲနော်မှားလို့ရှိရင်မမသိပြင်လိုက်ဟုတ်ဘုလောပဲဓမ္မိုက်တော့အဲ့ဒါကိုခဏခဏပြောတယ်မှားသွားပြီလားမမသိပြင်လိုက်တော်တော်ကောင်းတဲ့စကားပါနော်အဲ့နဲ့ဘုန်းကြီးတော်စဉ်းစားထားတာရှိတယ်။စောက်တော့ရေးချင်တာရှိတယ်။ပြင်လိုက်ရင်ကောင်းသွားမယ်။ပြင်စရာတွေကအများကြီးရှိနေတယ်နော်။ဒါပေမဲ့ပြင်လိုက်ရင်တော့ကောင်းသွားမှာအမှန်ပဲ။နော်။အဲ့လိုနဲ့ကိုယ့်စိတ်ကိုကိုကြည့်တော့ပြင်တာနော်။ပြင်တော့တဖြည်းဖြည်းနဲ့ကိုယ့်ကိုယ်ကိုယုံကြည်မှုအများကြီးရှိလာတယ်နော်။စိတ်က I feel strong. I feel alive. အဲ့လိုဖြစ်လာတယ်နော်။တော့ကိုဘကိုယုံကြည်မှုကိုအသိဉာဏ်ကိုယုံကြည်မှုအများကြီးရှိလာတော့ဒီပြင်ရတယ်လားဆိုတော့မရဘူးနော်ဘာဖြစ်လာလဲဘုရားပေါ်မှာပါယုံကြည်မှုဆိုတာတဖြည်းဖြည်းတက်လာသူကချက်ချင်းအကုန်လုံးမရဘူးနော်ဒါတရားဆိုတော့ရခိုင်လုံးပြည့်ချက်ချင်းမရနိုင်ဘူးနော်တရားကိုကျင့်သုံးရင်ကျင့်သုံးရင်ကမှတရားရဲ့အကျိုးကိုများများရလာလေလေဘုရားပေါ်မှာကျေးဇူးတင်တဲ့စိတ်ပေါ်ဖြစ်လေလေနော်တော်ဘုရားဥစေကျေးဇူးတင်အခုလည်းတို့ပဲဒီနေ့ဒီနေ့ကိုအချိန်မောင်းများစွာကျေးဇူးတင်တဲ့စိတ်ဖြစ်တယ်။ဘုရားကိုလည်းကျေးဇူးတင်ပါတယ်တခြားတခြားကျေးဇူးတင်ရမယ့်သူတွေအများကြီးရှိပါသေးတယ်နော်အားလုံးကိုကျေးဇူးတင်ပါတယ်ဒီထက်မှကျေးဇူးတင်တဲ့ထက်မှဘသူပါသေးလဲတော့ကိုယ့်ကိုယ်ကိုလည်းကျေးဇူးတင်ပါတယ်နော်အဲ့လိုပြောရင်ဘယ်လိုသေးပဲကောက်မြတော့မသိပါဘူးနော်ကိုယ့်စိတ်ကိုလည်းကျေးဇူးတင်ပါတယ်ကိုကံတရားကိုလည်းကိုတကပြန်ကျေးဇူးတင်ပါရဲ့နော်ငါသရောကံကောင်းတဲ့လူပဲဟွငါကံတရားကဒီလိုခန္ဓာဒီလိုစိတ်ပြဒီလိုအသိဉာဏ်မျိုးအခြေခံလေးဖန်တီးပေးထားတာသို့သောအဲ့ဒီကံဆိုတော့လေကိုပြုခဲ့တဲ့ကံမယ်နော်ကိုပြုခဲ့တဲ့ကံဆိုတော့ဘိုးအတိတ်ဘဝဘဝကပြုခဲ့တာနော်တခါတလေမှန်းကြည့်တော့အဲ့ဒီအတိတ်ဘဝဘဝတုန်းကဖြစ်ခဲ့တဲ့အရာစကားနဲ့ပြောရင်တော့ငါပဲဆိုတော့အဲ့ဒီအတိတ်ဘဝတော့ငါဆိုတာတွေကိုလည်းကျေးဇူးတင်တာနော်ဟောအတိတ်ဘဝတော့အဲ့ဒီငါကလုပ်ခဲ့တဲ့အကျိုးတွေကိုကုဒီငါကခံစားနေရတယ်နော်ငါလို့ပြောလိုက်တော့တက်ကာရဆိုတဲ့အပြည့်ဆိုတော့ပါသွားတယ်နော်သို့တော်စကားဆိုတော့ဒီလိုပဲပြောရပါမယ်အဲ့တော့တွေးကြည့်တော့အရင်ဘဝတော့ငါဆိုတဲ့အဲ့ဒီဘယ်သူလဲမသိဘူးငါဆိုတဲ့အဲ့ဒီလူကလုပ်ခဲ့တာတော်တော်ကောင်းလာပဲအဲ့ဒီအကျိုးတွေခံစားနေရတယ်နော်ကိုယ်တွင်းနဲ့ကိုယ်တွေးပြီးတော့သဘောတွေကျတော့ကွာကလည်းကြီးပါတယ်အခုတချို့တက္ကမကြီးကြီးနေတာတွေ့တယ်နော်အဲ့ဒါလည်းဘုန်းကြီးတင်တော့လေအဲ့ဒါလည်းယေရှုတင်တယ်လို့ထင်တယ်နော်အဲ့ဆရာကျောင်းကလည်းအဲ့လိုယေရှုတင်တာပါလေနော်အဲ့တော့အဲ့လိုယေရှုတင်တဲ့စိတ်ဖြစ်တော့ဘယ်လိုဖြစ်လာလဲဆိုတော့ပို့ပြီးတော့ကောင်းတာလုပ်ခြင်းစိတ်ဖြစ်လာတယ်ကောင်းတာတွေလည်းပို့ပြီးတော့လုပ်ဖြစ်တယ်ဒါကြောင့်ဘုန်းကြီးတခုထပ်တော့ပြောချင်တာကို့ဘဝမှာကောင်းတာတွေများများဖြစ်လာခြင်းကျေးဇူးတင်တတ်တဲ့အစိတ်ကိုမွေးပါဘုသူ့ကိုဖြစ်ဖြစ်နည်းနည်းလေးဖြစ်ဖြစ်ကျေးဇူးတင်တတ်တဲ့စိတ်ဘာလို့ဒီလိုကိုယ့်ကိုယ်မှာလုပ်ခဲ့ပေးခဲ့လုပ်ပေးခဲ့တာပြောခဲ့ကြတာဆိုခဲ့တာအကူအညီပေးခဲ့တာကောင်းတာတွေကျေးဇူးတင်ပါနော်ဘုန်းကြီးဆိုရင်ဥပမာပြောရင်နှစ်ကလေးအတန်ကြာရတယ်ဘုန်းကြီးကစိတ်တော်ကြနှစ်တန်ကိုတိတ်ကြိုက်တယ်နှစ်ကလေးအတန်ကြာရင်နှစ်ကလေးကိုကျေးဇူးတင်နော်သူ့အတန်လေးကြာတော့ကိုယ်ကပျော်သွားတာနော်အဲ့တော့ကျေးဇူးတင်တာ။အဲ့တော့ဘယ်ဟာဖြစ်ဖြစ်ပေါ့နော်ကျေးဇူးတင်တတ်လို့ရှိရင်တော့ကျေးဇူးတင်စရာတွေကြီးပဲ။အဲ့တော့ခုနလိုပဲတရားထုတ်လို့စိတ်ကလေးနည်းနည်းအေးချမ်းလာတော့တရားကိုသိကျေးဇူးတင်တာ။နော်။အခုချင်းဒီနေ့တိုင်းကျေးဇူးတင်တယ်။တရားထုတ်လိုက်တိုင်းစိတ်ကလေးကကြည်လင်လာတယ်အေးချမ်းလာတယ်နော်။ဒီငင်းပြီးတော့တန့်ရှင်းပြီးတော့တရားသဘောလေးတွေကိုယိုးယိုးလေးနည်းနည်းနည်းနည်းလေးသဘောပေါက်သဘောပေါက်တဲ့ခါတိုင်းအမှန်တန်ကျေစုတင်ဘုန်းကြီးကတော့အဲ့လိုကျေစုတင်တာကဥပဒတာတရားတစ်မျိုးပါပဲနော်အဲ့တော့ဘုရားကိုကျေစုတင်တယ်ဆိုတော့တရားအပါမတော်ဘူးလားသာသွားပါပြီနော်တရားရဲ့အကျိုးကိုရလို့ပဲဘုရားကိုကျေစုတင်တာနော်အဲ့လိုဆိုတော့ဒီတရားတွေကိုမပြောင်းမပြတ်အောင်အခုလောက်ထိမြေပေါင်း1500ကျော်ထင်းသိမ်းဆုံးရှောက်လာတဲ့သံဃာတော်တွေကိုကျေးဇူးတင်ပါတယ်နော်တရားစာပေရေးခဲ့တဲ့ဆရာတော်တွေသံဃာတော်တွေတရားဟောတဲ့ဆရာတော်တွေသံဃာတော်တွေဘုန်းကြီးကိုယ်တိုင်ဆရာတော်တွေဒီမှာ တပိခံပြတော့ဝေယဝဇ္ဇအကြီးငယ်တွေပြုစုပြီးတော့နေခဲ့ပါတယ်နော်ဆရာတော်တွေရဲ့ဆုံးမမှုတုံတုံတင်မှုတွေကိုအများကြီးရခဲ့ပါတယ်အဲ့ဒီကျေးဇူးတွေကိုလည်းအမြဲတည်းရတယ်အများဆုံးကျေးဇူးတင်နော်ဘုန်းကြီးကတခုခံကောင်းတာဆရာကောင်းတွေအများကြီးနဲ့တွေ့ရတယ်ငငယ်လေးတွေကဆရာကောင်းတွေအများကြီးနဲ့တွေ့ရတယ်အဲ့ဒီဆရာကောင်းတွေကပညာတွေအများကြီးရတဲ့တည်ကျေးဇူးကြီးပါတယ်အဲ့လိုနဲ့နေ့စဉ်ပဲကိုယ်လည်းလမ်းမိတလောက်လုံးနိုင်တလောက်အရေးကြီးဆုံးချက်ကတော့တတိနဲ့အမြဲမပြတ်နေတဲ့အချင်းကိုလုပ်ပါရဲ့ဆိုတော့အမြဲမပြတ်လုပ်တဲ့ဆိုပေမဲ့ရာငယ်နှုန်းပြီးတော့မရပါဘူးနော်မေ့တဲ့ခလည်းမေ့သွားပါတယ်ဆိုတော့တတိယတိုင်းတတိယတိုင်းတတိနဲ့နေပါတယ်နော်ဆိုတော့ဒကာဒကမတွေကလည်းအဲ့လိုဖြစ်စီနော်ဆိုဘုန်းကြီးရဲ့အကြောင်းကိုပြောပြတာကဒကာဒကမတွေလည်းအဲ့လိုဖြစ်စီခြင်းလို့အထူးသဖြင့်ငယ်ရတဲ့လူတွေကိုဖြစ်စီခြင်းတယ်နော်ဗုညာကငါဆိုတော့စကားကိုပြန်ကောင်းငယ်ငယ်တော့ဆိုရင်ဘာသာတရားတွေအများကြီးကိုလေ့လာပြီးတော့စိတ်ရှုပ်သွားတယ်နော်များများလေ့လာတော့ဘာဖြစ်သွားလဲရှုပ်သွားတယ်နော်ရှုပ်သွားတော့ဘာလို့ယုံမှန်းတော့မသိတော့ဘာမှလည်းမယုံကျင်တော့မယုံကျင်ရောမကဘူးသမိုင်းမျိုးဖတ်ကြည့်တဲ့ခါကျတော့ဘယ်လိုတွေ့ရလဲဆိုတော့သမိုင်းမှာဘာသာတရားကြောင့်စစ်ဖြစ်တာလေအများကြီးတွေ့ရတော့အာမကြောင့်ဘာသာတရားကြောင့်စစ်ဖြစ်ရတာလေဘာသာတရားဆိုတာလူရဲ့စိတ်ကိုအေးချမ်းအောင်လုပ်ပေးရမယ်နူးမြအောင်လုပ်ပေးရမယ်လူလူချင်းချစ်ခင်အောင်လုပ်ပေးရမယ်တနာတအောင်လုပ်ပေးရမယ်ခွင့်ထုတ်တအောင်လုပ်ပေးရမယ်နော်အခုတော့တရားကိုတရားသိအောင်လုပ်နေတယ်ဆိုတော့လုံးဝမဖြစ်သင့်ဘူးအဲ့လိုယူဆတာနော်ယူဆတော့အချိန်မှဘယ်လောက်ထိအောင်တွေးမိလဲဆိုတော့ဘာသာကမှမကိုးကွယ်နေတာကယူအဲ့ဒါကရှင်းတယ်အဲ့ဒါဒုက္ခနည်းတယ်နော်အဲ့လိုပဲတော်တော်ကြာကြာလဲနေခဲ့ဘူးပါနော်ဒါပေမဲ့ခုနပြောသလိုပဲဘုန်းကြီးအကျင့်ကကောင်းတာလေးတစ်ခုခုကိုသိရလို့ရှိရင်မှတ်ထားတဲ့အကျင့်ရှိတယ်။ကြက်ထားတဲ့ပြန်စဉ်းစားတယ်ပြန်တွေးတယ်လုပ်ကြည့်တယ်။လုပ်ကြည့်တော့မြတ်စွာဘုရားဟောတဲ့တရားတော်တွေကိုတကယ်လေ့လာကြည့်လိုက်နော်။မြတ်စွာဘုရားဘယ်တော်ဝါတဦးတယောက်ကိုမှဒုက္ခရောက်စေဖို့တိုက်တွန်းထားတာမရှိဘူး။ဘယ်မှာမှမတွေ့ရလုံးဝမရှိဘူး no exception.နော်မိုးအောင်တိုက်တွန်းထားတာမရှိနော်ချစ်အောင်သနာအောင်ခွင့်လွတ်တတ်အောင်တိခဏအောင်ဒါတွေကိုအကျဉ်းချင်းဆုံးမတာနော်ခန္ဒီပရမန်တပောတိတိခာတိခဏချင်းဟာအကျင့်တကအကျင့်တမအမြတ်ဆုံးနော်တိခဏမှုခွင့်လွတ်ဖို့ဟုတ်လေအဲ့တော့ဘုရားဟောတဲ့တရားတွေဖတ်ကြည့်တဲ့ခါကျတော့ဒီတရားတွေဟာနော်စိတ်ထားကိုမြင့်မြတ်အောင်လုပ်ပေးတဲ့တရားတွေနော်ကိုယ်စိတ်ထဲမှာကိုပြန်ကြည့်တဲ့အခါကျတော့လေဓာတ်ရုံမလို့ခြင်းဘူးလားဆိုတော့လို့ခြင်းတယ်နော်ရှင်းတတ်တဲ့သူဖြစ်ခြင်းတယ်ကိုယ့်ကိုချစ်တာကိုလည်းလို့ခြင်းတယ်နော်လူအားလုံးနဲ့အဆင်ပြေအောင်လည်းနေခြင်းတယ်စိတ်ချမ်းသာတာလည်းနေခြင်းတယ်နော်ဘဝကိုအတိတ်တည်းရှိရှိတန်ဖိုးရှိရှိလည်းနေခြင်းတယ်နော်အဲ့တော့ကိုလိုခြင်းဓာတ်ရုံနဲ့ဘုရားဆုံးမထားတာနဲ့ဟာတိုက်တယ်နော်ကိုရင်တွေကဖြစ်ကြတဲ့ဖြစ်လာတဲ့ဆံကြလေဘုရားရဲ့အဆုံးမနဲ့ကကြိုက်နတ်စိတ်ချက်မှာမှန်တာကိုသိခြင်းနဲ့အေးချမ်းတာကိုသိခြင်းနဲ့ချမ်းသာတာကိုတဲ့နည်းကိုသိခြင်းနဲ့အဲ့ဒါငါရဲ့ရင်တွေကဖြစ်လာတဲ့ဆံကြလေဆိုတော့ကိုရင်တွေကိုကြည့်ပြီးတော့ဟောအမှန်တော့ငါရင်ထဲမှာဘာသာတရားဆိုတာရှိနေပြီသားပဲအဲ့လိုစဉ်းစားမိနော်ရင်ထဲမှာအခြေခံအပြင်ဘာသာတရားဆိုတာရှိနေတယ်နော်မှန်တာကိုသိကျင်တယ်ဆိုတာကဘာသာတရားဖြစ်သွားတယ်နော်မြင့်မြတ်တာကိုသိကျင်တယ်နော်အေးချမ်းတာကိုသိကျင်တယ်လွတ်လပ်တာကိုသိကျင်တယ်လွတ်လပ်တာကိုလိုချင်တယ်ဆိုတာကဘာသာတရားဖြစ်သွားတယ်နော်တော့ငါရင်ထဲမှာဒါတွေကိုလိုချင်တယ်ဆိုတော့ငါရင်ထဲမှာဘာသာတရားရှိနေတယ်နာမည်တော့မကြအပ်သေးတာနော်ဘာသာတရားကရှိပြီလားအဲ့တော့မြတ်စွာဘုရားကဒီတရားတော်တွေကိုဘယ်ရရဘုန်းကြီးအထင်နဲ့ပြောမယ်နော်မြတ်စွာဘုရားဒီတရားတော်တွေကိုသူ့ရင်ထဲကပဲရတာပါနော်ဘုရားရဲ့ရင်ထဲကဖြစ်ပေါ်လာတဲ့ဘာသာတရားနော်ဘုရားရဲ့စိတ်ထဲကဘုရားရဲ့အသိဉာဏ်နဲ့အသိဉာဏ်တွေကထွက်လာတဲ့ဖြစ်လာတဲ့ဘာသာတရားအမှန်တရားနော်အဲ့တော့ဘုန်းကြီးရဲ့စိတ်ထဲမှာလည်းပဲအဲ့ဒါတွေကိုလိုချင်နေတယ်ဆိုတော့တရားကလည်းအဲ့ဒီဟာကိုရဝရနီလန်းကိုပေးထားအဲ့လိုဆိုတော့အဲ့ဒီနီလန်းကိုယူမလားမယူဘူးလား ာပဲ
เนาะ
အဲ့တော့ယူမိရတာကိုဖြစ်သွားတာယူမယ်ယူမလားမယူဘူးလားတော့မစဉ်းစားမိတော့
เนา
ะယူမိရတာကိုဖြစ်သွားခုခေါင်းကြိုက်နေတယ်ဆိုတော့ဟောဒီရှင်းတော့ရင်ကြောက်မယ်တောက်မလားလို့မေးရင်မနဲ့နေတောက်ပါလေเ
นา
ะအဲ့ဒီလိုပေါ့ဒါစိတ်ထဲမှာပူလောင်နေတယ်စဉ်းရင်းနေတယ်ပြင်းမှန်းနေတယ်မှန်လားမှန်လားမသိတဲ့လူ희ဟာလေတန်လျာတွေနဲ့စိတ်ဆင်းရဲနေတယ်စိတ်ပင်ပန်းနေတယ်အဲ့ဒီခါမှာအမှန်ကိုသိအောင်နိလန်ပေးမယ်ဆိုရင်လူကျင်တာပေါ့ဘာလို့ဆိုတော့ဟုတ်လားမဟုတ်လားဆိုတော့စိတ်မခွဖြစ်ရတာတော်တော်ဆင်းရဲပါနော်အမှန်ကိုအမှန်တိုင်းသိလိုက်ရတာစိတ်တော်တော်ချမ်းသာစိတ်မှာတော်တော်လေးအားရှိပါတယ်နော်အထူးသဖြင့်အခုဘုန်းကြီးကနေအသက်ကြီးလာတဲ့ခါကျတော့အမှန်ကိုသိရတာတော့အရသာရှိတာဘာမှမရှိတော့သာရလည်းပဲဒါအာဟာရပြောင်းသွားလိုက်တာပဲနော်တချို့အာဟာရအရသာလေးတွေတော့လည်းကြိုက်တာလေးတော့ရှိပါဒါပေမဲ့အဲ့တော့ကြီးမဲမဲမမော်တော်တွေတရားတော့မရှိတော့ပါဘူးနော်ကျန်တဲ့တလူပါပဲဝိရဒာနေရတာလူတွေပဲတန့်ရှင်းနေရင်တက်ရနေရင်တော့ကျင်းတ်ပါဘူးနော်သူတို့ကိုသိပြီးတော့သိချင်မှအာယုံပြုပြီးတော့အာရကျင်းတ်နေတဲ့စိတ်မဖြစ်ပါဘူးနော်ဘာလို့အာရတယ်လဲဆိုတော့အမှန်ကိုသိရတာလေအင်မတန်အာရပါလေအင်မတန်အရသာရှိပါလေနော်ตัวอัตตะจีตัวนี้ดิกูอยากจะคันไอ้อย่าโหกูพี่တော့นันเตียใบอติญญานใบกูยောက်ตัวนี้เลยเนาะกูคลีนเงินๆเดียวกูมีไงบากูตึกแจกตะเลลงมั้ยหาเก็บหมดซ่าตึกแจกอ่ะตัวยกใบกูอยากจะคันอ่ะเนาะแล้วตะคูก็บากูแจกตะเลมั้ยอเมยฉีท้าไปแล้วทะชิ้นสวยยิ่งแจกสรว่าတော့เนาะเมียส่งပြောပြရင်แจกเถอะอเผยอ่ะโหดูๆขอตั้วยังแจกเถอะသူကသူများစီကရတာတွေကိုသူကျင်းနမှုရနေတာနော်အဲနည်းနည်းလေးအသက်ကြီးလိုက်ရင်တော့ကိုယ့်အကူရှာတယ်ဖွေတယ်ရတယ်ကျင်းရတယ်နော်ရုပ်ပိုင်းနဲ့ပတ်သက်တာတွေပေါ့ဒါမှသဖြည်းဖြည်းအသက်ကြီးသွားတဲ့ခါမှာကိုယ်ကျင်းနမှုရတဲ့အရာဟာရုပ်ပိုင်းမဟုတ်တော့နာမ်ပိုင်းစိတ်ဓာတ်ပိုင်းအသိဉာဏ်ပိုင်းဖြစ်သွားတယ်နော်တော့အရင်တုန်းကယူပါယုံကိုအရသာခံတယ်နော်မျက်စိနဲ့မြင်ရတာအရသာခံတယ်နာနဲ့ကြားရတယ်တတ်တာယုံအရသာခံတယ်နှာခေါင်းမှာအနံ့ရတယ်အမွှေးကြိမ်လေးတွေကိုအရသာခံတယ်နော်ရှာမှာတွေ့ရဖြစ်ရတယ်ဒီဟာတာယုံကိုအရသာခံတယ်အဲ့ဒါတွေကိုကျင်နဲ့တယ်နော်ပြီးတော့ခန္ဓာကိုယ်မှာလည်းပဲဒီလိုပဲကောင်းတာလေးနဲ့ဖြစ်ရတွေ့ရအင်းငင်းညံပြော့ပြော့လေးနော်ဖြစ်ရတွေ့ရရင်အဲ့ဒါကိုကျင်နဲ့တယ်အရသာခံတယ်နော်နည်းနည်းလေးအသက်ကြီးပြီးတော့အသိဉာဏ်အစဉ်တန်းနည်းနည်းလေးမြင့်သွားပြီဆိုရင်အဋ္ဌဉာဏ်နဲ့သိရတာကိုပို့ပြီးတော့အရသာခံတာနော်အဲ့တော့အဋ္ဌဉာဏ်နဲ့သိရတာကိုဘာအာယုံလို့ခေါ်မလဲယူပါယုံတတယုံဂန္ဓာယုံရတယုံဖုတ္တဘာယုံဓမ္မယုံနော်ဉာဏ်နဲ့ပဲသိလို့ရတာစိတ်နဲ့ပဲသိလို့ရတာကိုဓမ္မယုံလို့ခေါ်တယ်နော်အဲ့တော့အဋ္ဌဉာဏ်နဲ့စိတ်ကရင်းကျက်သွားတဲ့အခါအဲ့ဒီဓမ္မယုံကိုအရသာပို့ခံလာနော်idea တွေကိုပို့ပြီးတော့ appreciate လုပ်နေတာလေနော်မြင့်မြတ်တဲ့ idea တွေနော် spiritual idea တွေကိုပို့ပြီးတော့သဘောပေါက်လာတယ်နားလည်လာတယ်တန်ဖိုးထားလာတယ်အရသာပို့တွေ့နော်အဲ့လိုဖြစ်သွားရမှာပဲအဲ့လိုဖြစ်မှလည်းပဲဟိုတိုးပြက်နေတယ်ရင်းကျက်နေတယ်လို့ပြောလို့ရနော်အဲ့တော့ဘဝကဘယ်ကိုဥတည်နေရမယ်ဆိုတော့စိတ်ဓာတ်နဲ့အဋ္ဌညာတိုးပြက်နေတဲ့ဘက်ရင်းကျက်နေတဲ့ဘက်ကိုတွားနေရမှာဒီနေ့တခြားစိတ်ဓာတ်ရင်းကျက်နေတယ်တိုးပြက်နေဒီနေ့တခြားအသိဉာဏ်ကြီးရင်းကျက်နေတယ်တိုးပြက်နေအဲ့ဒီဘက်ကိုတွားရမှာဒါမှအတိတ်တည်းရှိနေဒါမှလည်းကျင်းနေမှုရမှာနော်အခုဒီဒကမာကြီးဆိုအသက်ဘယ်လောက်ရှိပြီလဲ80 81နော်အဲ့တော့အသက်ဘယ်လောက်ကြီးတော့အရင်တော့ကလို့အပျော်ပါးတွေအရသာခံနိုင်လို့အရသာတွေ့ရလားသိရတာမသိတော့ဟုတ်ဟောနော်စာကျင်ကံလို့သာကြားရတာပဲနော်အဲအဲ့တော့အသက်ကြီးသွားတဲ့ခါမှာအဲ့လိုတရားနဲ့ပတ်သက်တာကိုအာရုံပြုပြီးတော့စဉ်းကျင်ပြီးတော့ပွားများအားထုတ်ပြီးတော့စိတ်ကလေးတည်ငြိမ်နေတာဉာဏ်နဲ့တာလွတ်လပ်နေတာနော်တရားဖြစ်ပြီလည်းပဲသူတို့လည်းပဲသက်တာမှုအရာမှုရတယ်နော်သို့မဟုတ်ရင်အသက်ကြီးတာလေးလေးဟိုကိုယ့်ဘဝမှာလုံးချင်တိုင်းမဖြစ်တာလေးညာလာတော့ကိုယ့်ဘဝကိုစိတ်ပြတ်တယ်နော်စိတ်ညစ်တယ်အဲတရားနဲ့နေရင်တော့ အာဒါတွေကအရင်တုန်းကလုပ်ခဲ့ပြီးပါပြီတော်ပါပြီအရင်ကြီးတော့ပါဘူးနော်ကိုတရားလေးနဲ့ကိုနေတော့မယ်ကိုတရားလေးနဲ့ကိုစိတ်ချမ်းသာနေတယ်အဲ့တော့အသက်ကြီးတဲ့မိဘတွေကကိုတရားလေးနဲ့ကိုစိတ်ချမ်းသာအောင်နေရင်သားသမီးတွေကလည်းစိတ်ပူချမ်းသာတယ်သူတို့လည်းကုသိုလ်ဖြစ်တယ်နော်အဲ့တော့ဘဝရဲ့ဥတည်ချက်ကစိတ်ဓာတ်ရဲ့ရင်းကျက်မှုအတိငယ်ရင်းကျက်မှုတက်ကိုသွားနေရမယ်နော်အဲ့ဒါအမှန်တရားကြီးတယ်အခုခေတ်ကအပျော်ပါးတွေအများဆုံးတော့တချို့အသက်တော်ကြီးကတော့မှအပျော်ပါးနောက်ကိုပါပါသွားတတိယတော်တော်ချိန်မှရနော်အဲတော့ဟိုဘုန်းကြီးရငယ်တုန်းကဘာသာတရားတွေကိုအစပိုင်းမှာသိအလေးနဲ့မထားခဲ့ဘူးနော်သိလည်းမသိပဲဘူးဘာမှလည်းမလုပ်ပဲဘူးဟိုနှစ်တက်လာတယ်တမှုထားလာတယ်တော့တမှုထားလာတော့ကို့ကိုဘယ်လိုပြောမိလဲဆိုတော့ငါရဲ့ရင်ထဲမှာဘာသာတရားရှိနေတယ်เนาะအဲ့တော့ဘုန်းကြီးရဲ့ရင်ထဲကဘာသာတရားပဲနဲ့လုံးအဲ့ဒီတိုင်းတရားဟောထားတာလေးတခုလည်းရှိတယ်ဘုသူများအမှတ်မိမလဲပြောနိုင်မလဲမကောင်းမှုရှောင်ကောင်းမှုဆောင်ကြည်အောင်စိတ်ကိုထားအာအဲ့ဒါသိကြတာဘောเนาะအဲ့ဒါကိုရတဲ့နည်းနဲ့လုပ်တော့တာပါပဲနော်အဲ့တော့အဲ့ဒီတိုင်းနေမယ်ဆိုရင်တရားဟောတဲ့အဆုံးအမကိုနိုင်ငံပြည်သားဖြစ်သွားပြီအဲ့တော့ဒီမှာရှိတဲ့သွေးကတ်ထက်ကလူငယ်တွေကိုလည်းအဲ့ဒါကိုလေးလေးနက်နက်တွေးစီခြင်းနဲ့နော်သဘောပေါက်စီခြင်းနဲ့ခံစားစီခြင်းနဲ့နော်တစ်ဖက်ကအခုဒီမှာဆိုကြောင်းနေတဲ့လူတွေအများကြီးရှိတယ်ကြောင်းလာတက်နေကြတဲ့လူတွေတချို့လည်းအလုပ်လုပ်နေကြတယ်ဘာသာငငယ်ရည်ရည်ဒီလောကီပညာလဲသင်မဖြစ်မယ်သာဝဏေရည်ကျလိုပါတယ်အလုပ်လည်းပဲလုံးမဖြစ်မယ်သာဝဏေရည်ကျလိုရမယ်ကိုယ်အတွက်လည်းလိုရမယ်ကွန်ပျူတာဆိုးအတွက်လည်းလိုရမယ်နော်ဒါပေမဲ့နောက်တစ်ဖက်ကစိတ်ထားမြင့်မြတ်ဖို့စိတ်ထားဖြူစင်မှုအကုသိုလ်တွေနည်းသွားဖို့ကုသိုလ်တရားတွေပွားများဖို့ကိုလည်းပဲလုံးနေမှရမယ်နော်တွဲပြီးတော့လှုပ်သွားပါနော်အဲ့လိုတွဲပြီးတော့လှုပ်သွားလို့ရှိရင်ကိုယ်ဘဝမှာအမားတွေနေမယ်နော်အမားတွေနေဒုက္ခနေမှာအမှန်ပဲအဲ့ဒါသိကြတယ်အခုဒုက္ခရောက်နေတဲ့လူတွေတရင်တွေကြားရတယ်နော်ဘာဖြစ်လို့ဒုက္ခရောက်ကြလဲအမားနေလို့အမားတွေကိုလှုပ်လို့ဒုက္ခရောက်တာလားနော်အကယ်၍သာအမားတွေကိုမလှုပ်ခဲ့ရင်ဒီလောက်ဒုက္ခမရောက်ဘူးဒါကြောင့်ငငယ်ရွယ်တွေကအသိအဉာဏ်အတွေးခေါ်တွေမှန်စီခြင်းတယ်ငငယ်တွေကအမားနေသိခြင်းတယ်ငယ်တွေကဘဝနဲ့ပတ်သက်တော့ရည်ရွယ်ရည်မှန်းချက်ဥတည်ချက်တွေကိုမှန်လဲမှန်စေခြင်းနဲ့မြင့်လဲမြင့်စေခြင်းနော်ရည်ရွယ်မြင့်မြင့်ထားပါရည်မှန်းချက်ကိုမြင့်မြင့်ထားပါနော်ဒီဘုံကိုယ်တိုင်လည်းပဲအဲ့လိုသဘောရှိပါတယ်နော်နင်းနေလေးမမှန်ဘူးမြင့်မြင့်မှန်ပါနော်ငယ်ငယ်တော့ကတော့ကိုမှန်းလာတယ်ကိုပြောလို့ရှိရင်တော့ပဝန်းကျင်ကဘဝမြင့်တယ်ဆိုတော့ပြောကြတယ်နော်ဒါပေမဲ့အပြည့်အစုံကျင်တဲ့သဘောတော့မဟုတ်ပါဘူး။မြင်းမြင်းမမှန်းခဲ့တဲ့ဘုန်းကြီးရဲ့အကြောင်းတွေပဲတကယ်ချင်းကြီးရှိပါတယ်။ဘုန်းကြီးအခုတို့ကိုကြက်ဆက်ကြည့်တယ်။တို့ကမြင်းမြင်းမမှန်းတော့မမြင့်ဘူး။နော်။သမင်းသမွန်စားရရုံနဲ့ပဲတို့ဘုရားပြီးသွားနေ။ဒါတော့မှတချို့ဆိုရင်အဲ့ဒါတော့အနိုင်နိုင်ပဲသိမလွယ်ဘူး။နော်။အောဃာတလောကလို့သတ္တလောကလို့သင်္ခါရလောကလို့နော်။အဲ့တော့ခြုံပြီးတော့ပြောလိုက်ရင်အကုန်လုံးပဲနော်သို့တော့နည်းနည်းအချင်းချင်းကြီးပြောမယ်ဆိုတော့ကိုယ်ခန္ဓာ၅ပါးဟာကိုယ်လောကပဲနော်အဲ့တော့ဒီစကားဟာအင်မတန်ယူတယ်နော်လူတိုင်းလည်းကြားဘူးဒါပေမဲ့အတိတ်ကအင်မတန်နည်းနည်းပဲဒီအဆုံးအမတစ်ခွန်းကိုတကယ်နည်းနည်းနည်းနည်းအတိတ်ကပေါက်ပြီးတော့လက်တွေ့လှုပ်လိုက်မယ်ဆိုရင်ကိုယ်ဘဝမှာကိုဖြစ်ချင်တာတွေတော်တော်များများဖြစ်လာ။နော်။လောကကိုစိတ်ကဥဆောင်တယ်။ဆိုတော့စိတ်ကိုကောင်းအောင်လုပ်လိုက်ရင်မဖြစ်မလဲ။ကိုလောကကြီးကောင်းတော့မှာလေနော်။အဲ့တော့ကိုလောကကြီးကောင်းတော့မယ်လို့ဆိုလို့ဒီစကားကစဉ်းစားစရာဖြစ်ပါတယ်နော်။မဖြစ်လဲဆိုတော့ကိုလောကရှိတယ်လို့သူလောကလည်းရှိတယ်လို့ပြောတော့မှာလေနော်။ကိုစိတ်နဲ့ကိုဖန်တီးထားတဲ့ကိုယ့်အကူအတိတ်ကပေါ်ထားတဲ့လောကထဲမှာကိုယ့်အကူနေကြရပါနော် ခုမြင်ရတာချင်းတူတူအတိတ်ပဲကြောက်တာမတူဘူးနော်အဲ့တော့ကိုယ်အတိတ်ပဲကြောက်တာကကိုယ်စိတ်ထဲမှာခံစားမှုဖြစ်စီတယ်နော်အဲတနည်းအားဖြင့်ဆိုရင်ကိုယ်လောကဟာကိုယ်ကြောက်တဲ့အတိတ်ပဲလေလို့ဆိုရမှာပဲနော်အဲ့တော့ကိုယ်ဖန်တီးထားတဲ့လောကထဲမှာကိုယ်ဟာကိုယ်နေတာပါဒီစကားရဲ့အဓိပ္ပာယ်နဲ့ခက်ဆင်စင်အင်္ဂလိပ်လိုပြောရမယ်ဆိုရင်နော် change your thoughts and you change your destiny ကိုယ့်ရဲ့အတွေးတွေကိုပြင်လိုက်တာကောင်းအောင်ပြင်လိုက်တာအဲ့လိုဆိုရင်လေကိုယ့်ကံကိုပြင်ပြစားဖြစ်သွားလိမ့်မယ်နော်တော့ကံစုရပါဘူးပေါ့လေကိုယ်ဆောင်ဝိကမနောကံဆိုရနော်ဒါပေမဲ့ဝစီကံနဲ့မနောကံဖြစ်ဖို့ဆိုတာဟာဟုတ်ဝစီကံနဲ့ကာယကံဖြစ်ဖို့ဆိုတာဟာမနောကံကအရင်ဖြစ်မှရမယ်နော်ဆိုမနောကံကရှိကြနေသွားတာအဲ့တော့ကိုယ်စိတ်ထဲမှာဘာတွေဖြစ်နေလဲဆိုတာအဲ့ဒါကိုသတိထားပြီးတော့ကြည့်တဲ့အလေးချင်းကိုအများကြီးလုပ်ပါနော်အဲ့တော့စိတ်ကရှိကြနေသွားလို့ရှိရင်နောက်ကနေရုပ်ပိုင်းဆိုင်ရာလောကကလိုက်လာပါလိမ့်မယ်Your life is what your thoughts make of it. Your life is what your thoughts make of it. Your life is what your thoughts make of it. Your life is what your thoughts make of it. Your life is what your thoughts make of it. Your life is what your thoughts make of it. Your life is what your thoughts make of it. Your life is what your thoughts make of it. Your life is what your thoughts make of it.အများကြီးရှိနော်အဲ့ဒီအတွေးတွေအားလုံးဟာသူကအကျိုးပေးနေအဲ့ဒီအတွေးတွေပုံမှန်အခြေခံပြီးတော့လောကကြီးကိုမြင်မှုသိပုံနားလည်ပုံကိုယ့်ကိုယ်ကိုမြင်မှုသိပုံနားလည်ပုံလူတွေကိုမြင်မှုသိပုံနားလည်ပုံတွေကဖြစ်လာနော်အဲ့လိုဖြစ်လာတော့တကယ်တော့ကိုယ်တကယ်သိရတာဟာဘာလဲဆိုတော့ကိုယ်တကယ်သိရတာဟာစဉ်းစားလို့ရကိုယ်ရည်သိရတာကိုယ်စိတ်ပဲ။အခုမြင်လိုက်ရင်ကြောင်းကြီးမြင်ရတယ်။ကြောင်းကြီးကိုသိတယ်လို့ပြောထင်မယ်နော်။အဲ့ဒီကြောင်းကြီးတွေကကိုယ်စိတ်ထဲရောက်လာတော့ကိုယ်စိတ်ကအိမ့်တွေပေါ်လိုက်တာပဲ။နော်။အဲ့တော့ကိုယ်စိတ်ထဲမှာမြင်စိတ်တွေဖြစ်လာတယ်နော်။အဲ့ဒီမြင်စိတ်ကစိတ်ပဲနော်။အဲ့ဒီမြင်စိတ်ကသိတာပဲ။အဲ့တော့ကိုယ်စိတ်ကိုပဲကိုယ်ပြန်သိရတာတကယ်တော့။ဒါခံစားတယ်ဆိုတာလည်းပဲဘာကိုခံစားသလဲ။ကိုယ်စိတ်ကိုပဲကိုခံစားရတာနော်ဝန်တာတာကိုခံစားရတယ်နော်ဝန်နေတာလည်းခံစားရတယ်နော်တချို့လူတွေကဝန်နေတာကိုကြိုက်တယ်ဒါကြောင့်ဝန်နေကြရင်ရှင်သွားကြည့်ပြီးတော့ငိုတာပဲနော်တချို့လူတွေကကြောက်တာကိုလည်းကြိုက်တယ်ဟုတ်တလားဘာကိုထောက်ထားပြပြီးပြောမလဲဟင်တရေကားတွေကြည့်တယ်နော်မကြည့်ရမနေနဲ့ဟုတ်ကြည့်တယ်ကြည့်ပြီးကြောက်လိုက်ပြဟိုတော့တော့မဆိုအဖော်လိုက်ခဲ့ပါအောင်ကြောက်လုံးလို့နော်အဲလူကအဲ့ဒီ emotion တွေကိုခံစားတယ်နော်ကြောက်တာကိုလည်းခံစားတယ်နော်ပြီးတော့တပည့်လေးကြောက်ကမကြမကြပြောတယ်မာနကတော်တော်ရတာရှိတာပဲသူဒုက္ခရောက်တာလည်းများပြီဒုက္ခရောက်တာလည်းသူသိတယ်ဒါပေမဲ့မာနကတော်တော်ရတာရှိတာပဲနော်မာနကိုခံစားတယ်နော်တချို့ကဒေါသကိုလည်းခံစားတယ်။သူများကဒေါသဖြစ်နေရတာကိုသူ့ကိုယ်သူတော်တော်ကိုဟုတ်ပြီးချင်းနော်။သူထမသူစိတ်ထမအဲ့ဒါပါဝါလိုလိုပဲနော်။သူစိတ်ထမအားရှိတယ်။ဒေါသဖြစ်ရတာအားရှိတယ်။နော်။အဲ့တော့လူစုကတော်စမ်းကြည့်ရတဲ့တော်ပဲနော်။ဒါတွေကိုခံစားတယ်။အဲ့တော့ကိုယ်နဲ့စမ်းသပ်ကြည့်တယ်။အကျဉ်းချုပ်ပြီးပြောရင် we enjoy our consciousness.ကိုယ်စိတ်ကိုကိုခံစားတာပါနော်အဲ့တော့ဘုန်းကြီးတို့တရားထုတ်တယ်စိတ်ကလေးတည်ငြိမ်လာတယ်နော်ငြိမ်သွားတယ်နော်ဓမ္မတိလည်းနည်းနည်းရတာစိတ်တည်ငြိမ်နေတာလေးကိုသိအဲ့ဒါဘယ်လိုနေမှထင်လို့အဲ့ဒါတော်တော်အရသာရှိတာပဲနော်ဓမ္မတိကိုအရသာခံနော်အဲ့ဒါလိုပဲတခါတလေပီတိတွေဖြစ်နေနော်စိတ်ထမပီတိနေဖြစ်နေကောင်းလိုက်တာမှန်လိုက်တာဒီသဘောတွေကြာစိတ်ဝင်စားလိုက်တာနော်အဲ့ဒီပီတိတွေကိုပီတိကိုအရသာခံပြောနေတော့အရသာရှိပါတယ်နော်ပြီးတော့ပတ္တိဆိုတာအေဂျန်တယ်နော် ขณะกูมาเลยอีจะดูผิดเหรอสิกาเลยอีนี่ล่ะอีเจียนนี่ไงจ้าไอ้อีเจียนน่ะนี่อ่ะอย่าด่าตลอดชื่อล่ะอ๋อไอ้ห่าตรงซ้นนั่นแหละเนาะตะชู่อ่ะเตียเทนโดมั้ยส่วนอีนตะคาตรงอ่ะตลอดกูอีตัวอ่ะไอ้น่ะที่เมียนๆย่าอ๋อไม่รู้ลุ้ยกันมั้ยตัวเมียนๆรู้จริงนี่เมียนๆรู้จริงไม่รู้ได้เป็ดขึ้นเลยโลภปานนี่ดิโลภปานนี่ไม่ย่าတော့ไม่ย่าတော့เนาะตัวไอ้อย่าดาวไฉ่ตัวดาวเนาะตู้ต่อบาติปิ๊ออกุตุผิดในกิสะโลภผิดดาเนี่ยสายเนาะกุตุผิดแกกิสะโลภผิดดาเนเน่ก็ต่อดีเลยだแม้ไอ้หน่าตรงมาไอ้โลภกูฉี่ปิ๊อเปนไหนมาอุณาเอเจ้าหมู่เปลี่ยนยะตู้ไม่เปนไหนไอ้ญาณนี่ยอเว้ยเนาะไม่แตกไหนเลยเอ๊ะดูเว้ยเนาะอีดีโตปัตติโตอย่าดาคันเนาะตะคาตะลิอุเบกขาผิดในกาชื่อเนาะကျေရဆင်းရဲရဆိုလည်းမရှိဘူးချမ်းသာရဆိုလည်းမရှိဘူးဝမ်းသာရလည်းမရှိဘူးငုံနေတာလည်းမရှိဘူးစိတ်ကလုံးဝငြိမ်းတော့ balance ဖြစ်နေမှာဝိရိယမှလည်းလိုပဲပိုတယ်လည်းမရှိဘူးလိုတယ်လည်းမရှိဘူးတရားအားထုတ်တာတောင်မှကိုယ့်အကူအားထုတ်နေရတယ်လို့တောင်မထင်တော့ဘူးသူဟာသူတရားကအားထုတ်သွားနေတာဘာမှလုပ်ရမလို့တော့ဘူးသူကသူတရားအားထုတ်နေတာအဲ့လိုကြည့်လို့စိတ်ကသူကသူတရားအားထုတ်နေတာပဲစိုးစားပြီးတော့အထုံနေရတယ်ဆိုမထင်တော့နော်သင်္ခါရကသင်္ခါရကိုရှုမှတ်သွားနေတာပဲနော်အဲ့လိုခံမှလည်းပဲအဲ့ဒါလေးကိုသဘောကျပြီးတော့နေတယ်အဲ့ဒီအချိန်မှာစိတ်ကအင်မတန်တက်တာတာနော်အင်မမှုမရှိတော့ဘူးလုံးဝအဲ့ဒါလည်းအရသာခံတာပဲနော်အဲတခြားကလေးရုပ်တရားနံတရားရဲ့သဘောလက္ခဏာဟိုပြက်ပြက်သာသာပြင်းပြင်းပြင်းရှင်းရှင်းလင်းလင်းပုံညာနဲ့ကိုမြင်ရနော်သိရှင်းလာတယ်အဲ့ဒီအချိန်မှာတိရရတာရှင်းလုံးလို့ပိုင်လုံးလို့တန်တရားဆိုတာလုံးဝမရှိတော့စဉ်းစားနေတာမဟုတ်ဘူးနော်ဒီတိုင်းနဲ့သတိလေးနဲ့စမာဓိနဲ့ကြည်ရင်းနဲ့ကိုပဲသူ့တဘာဝကိုရှင်းရှင်းချင်းမြင်နေရရုပ်ဆိုလည်းရုပ်နဲ့ပတ်သက်တဲ့တဘာဝနာမ်ပိုင်းစိတ်ပိုင်းဆိုလည်းသူ့နာမ်နဲ့ပတ်သက်တဲ့တဘာဝတိတိကျကျမြင်ရတာအတိအမြင်သိရှင်းလာတယ်အဲ့ဒါကိုသိကျင်တယ်နော်အဲ့ဒါလည်းပဲအရသာခံမိတာပဲဒါလည်းအရသာတစ်မျိုးပဲနော်အဲမဆွဲလာမှုတော့လိုပါတယ်။ဒါပေမဲ့အဲ့ဒါလည်းသိရတာရှိတယ်နော်။အဲ့တော့တကယ်တမ်းကျတော့လူတွေကဘာဝင်ရတာခံလဲဆိုတော့ကိုယ်စိတ်ကိုယ်ကိုရတာခံရမှာနော်။ကိုယ်တယောက်ကဖြစ်တယ်ဆိုပြောနေတယ်။အဲ့ဒီပြောတာလေးရတာခံတာပဲနော်။ပြောတယ်ဆိုတာစိတ်မှဖြစ်တာပဲစိတ်ပဲဖြစ်တယ်တော့နော်။တော့ဘုန်းကြီးကစဉ်းစားကြည့်တယ်။လူတွေတကယ်သိတာပါလေလို့မင်းတကယ်သိတာသူစိတ်ကိုပဲသူသိလို့ရပါတယ်။ရုပ်ကိုသိတယ်ဆိုတော့တဆင့်ကံနေနဲ့သာသိတာပါ။တရိုက်သိတာမဟုတ်ဘူး။ကိုယ်ကံကြည့်တယ်ပြောနေတယ်နော်။ပြောတယ်လို့ဘယ်လိုလုပ်သိလဲ။စိတ်ကသိတာနော်။စိတ်ကဒါကိုပြောတယ်လို့အတိတ်ကကြောက်နိုင်တယ်စိတ်ကသိတာ။အမှန်တော့အဲ့ဒီစိတ်ကိုသိတာပဲ။နော်။အဲ့တော့အဲ့ဒါလေးနဲ့ဘုန်းကြီးကတတော်ကိုစဉ်းစားတယ်။တကယ်သိလို့ရတာဟာကိုယ်စိတ်ပဲ။အဲ့လိုစိတ်ကိုကြည့်ပြီးတော့တိပြီးတော့ကိုယ်စိတ်ကိုကောင်းအောင်တဖြည်းဖြည်းနဲ့ပြင်သွားတယ်နော်ပြင်သွားတဲ့ခါမှာစိတ်မှကြည်လင်လာတယ်ဖြည်းချင်းလာတယ်စိတ်ကအင်အားတွေကုန်သွားတာ waste ဖြစ်တာနည်းသွားတယ်နော်အဲ့လိုစိတ်ကြည်လင်အေးချမ်းပြီးတော့စိတ်ကအင်အားတွေမကုန်တဲ့နေနေမှာကုန်တာတွေနည်းသွားတဲ့ခါမှာကိုယ်လုပ်ချင်တဲ့ကောင်းတဲ့ကိစ္စတွေကိုလုပ်ဖို့အတွက်အားပိုရှိတယ် energy ပိုရှိတယ်စိတ်ဝင်စားမှုပိုရှိတယ်နော်ဒီမှာစကြက်မယ်ဆိုရင်တော့မှအဲ့စာကိုပို့ပြီးတော့စိတ်ဝင်စားတယ်ပို့ပြီးတော့မှတ်မိတယ်စမမွေးဖြေမယ်ဆိုရင်တော့မှဉာဏ်လေးနဲ့ဖြေသွားတာလောလောကူကူနဲ့ပဲပြီးသွားတယ်အဲ့ဒါဘုန်းကြီးရဲ့ကိုယ်သေးပဲနော်စကြက်ခန္ဓာမှာဘုန်းကြီးအရင်ဆုံးတရားထိုင်တယ်နောက်မှစကြက်စမမွေးဖြေဖို့သွားမယ်ဆိုရင်တရားထိုင်တယ်ပြီးမှစမမွေးဖြေဖို့အခန်းဝင်သွားတယ်စမမွေးခန်းထဲရောက်တယ်3မိနစ်လောက်ခမန်းကြီးပေါ့ဒီကမ္ဘာမဖြေသေးဘူးเนาะအေးစစ်လေး3မိနစ်လောက်တရားထိုင်နေတယ်ပြီးမှဆံပွဲဖြေအဲ့လိုလောက်ရတဲ့ခါမှာအတိညာပို့ပြီးတော့ရှင်းတယ်ဖြတ်မြစ်တယ်เนาะသူ့အနေနဲ့သူတစ်ဆင့်ပြီးတစ်ဆင့်တစ်ဆင့်ပြီးတစ်ဆင့်စဉ်းစားသွားတာအဲ့ဒီစဉ်းစားသွားတာကဒါလေးလိုက်ရေးလိုက်ရုံပဲเนาะညာကအရှိကနေသွားနေတယ်เนาะဒါဒီညံတဲ့အရှိကနေတွားနေတော့အနောက်ကနေအသာလေးလိုက်ကူးရေးလိုက်ရတယ်လို့ပဲအဆင်ပြေတယ်နော်တခြားကိစ္စတွေမှာလည်းဒီလိုပါပဲနော်လူမှုရေးကိစ္စမှာလည်းပဲ ့စိတ်ကကြည်လင်နေတယ်အေးချမ်းနေတယ်စိတ်ကရှင်းနေတယ်ဆိုရင်ပြောတာဆိုတာမှအမှားနဲ့အမှန်နဲ့နော်ဒါကြောင့်ဆက်ဆံရေးကြောင့်ဖြစ်ပေါ်လာတဲ့ပြဿနာတွေကငဲသွားတယ်နော်တကယ်တော့လူလောကမှာတွေ့ရတဲ့သိရှင်းစရာအကောင်းဆုံးဒုက္ခကဘယ်လိုဒုက္ခမျိုးဖြစ်မှရှင်းတော့ဆက်ဆံရေးဆက်ဆံရေးအဆင်မပြေလို့သိရှင်းရတာတော်တော်ကြီးမားတဲ့ဒုက္ခနော်အဲ့တော့ဘုန်းကြီးရဲ့ဖြည်းဖြည်းနဲ့စိတ်ကိုကြည်ရင်လည်းကိုယ့်ကိုယ်ကိုဘယ်လိုသဘောထားလဲဆိုတော့ဘာပဲဖြစ်နေဖြစ်နေကိုယ့်ဟာကိုယ်သဘောထားမှန်မှန်လေးနဲ့ဆက်ဆံမယ်နော်အဲ့လိုသဘောထားထားလိုက်နော်အဲ့တော့ကိုယ့်ဘုံမှာသူများကသဘောထားမကောင်းရင်ကိုယ်ကဘာလုပ်သူသဘောထားမကောင်းတာသူနဲ့ပဲဆိုင်တယ်နော်သူမကောင်းတဲ့ဟာကိုကိုယ်ကဘာလဲဆိုတော့မကောင်းလိုက်ရင်ဘာဖြစ်မလဲသူနဲ့ကနေတူတူပဲဖြစ်သွားပြီနော်ကိုယ်စိတ်ထားကနှိမ့်ကျသွားတယ်အဲ့ဒါတွက်ချိန်ကြိုက်သလားဆိုတော့တွက်ချိန်မကြိုက်ဘူးနော်အဲ့တော့ဘုန်းကြီးကအဲ့ဒါလူကျွဲကိုရှင်းပြသူများကသဘောထားသလောက်မှန်းနေမှန်းနေသလောက်ဆိုးနေဆိုးနေကိုကသဘောထားမှန်လို့လူတယ်လို့ပြောပြတော့သူကလည်းပြောလဲဆိုတော့အဲ့လိုဆိုရင်သူများကကိုယ်အခွင့်ကောင်းယူမှာပေါ့တဲ့အနိုင်ကျင့်မှာပေါ့တဲ့နော်အဲ့ဒါကသူတကယ်မလုပ်ကြည့်သေးလို့နော်တကယ်လို့ကြည့်တဲ့ဘုံငယ်ကြည့်တဲ့တပည့်တွေဒါကကမလေးအများကြီးရှိပါတယ်။ဒီလေးစူးစူးဒီဒီငင်းငင်းနဲ့စိတ်ထားကောင်းကောင်းလေးနဲ့ဆက်ဆံလိုက်တာပါ။ပထမတော့နိုင်လို့ရမလားဆိုတော့စမ်းတော့စမ်းကြသေးတယ်နော်။ဒါပေမဲ့သူကသူဘာလုပ်နေလဲဆိုတာသိတယ်။ဒီစီစီပဲသူညာဆက်ဆံတော့ကြာတော့သူကအဲ့လိုမဆက်ဆံတော့မရမှန်းလည်းသိသွားပြီ။ကိုယ့်ဘမှာလေးစားမှုယုံကြည်မှုလည်းတစ်ဖြည်းဖြည်းတိုးလာနော်။သူဘာစိတ်ထားပြောင်းတော့အဲ့ဒါကဘုန်းကြီးကိုတွေ့တယ်မကဘူးဘုန်းကြီးနဲ့တွေ့တဲ့တပည့်တွေကဓမ္မတွေတော်တော်များများအဲ့ဒါလိုပြောလာအရင်ကအဲ့ဒီသူကစိတ်စိတ်ထားဆိုးတယ်တဲ့အခုတော့သူနဲ့ဆက်ဆံရင်ဆက်ဆံရင်လည်းဘုလူကစိတ်ထားတွေကောင်းလာပြီတဖြည်းဖြည်းပြောင်းလာတယ်သူ့ကိုတွေ့ရင်တရှိခင်ခင်ရိုးရိုးသားသားကွန်းပွင့်နေနေလက်လက်လက်လက်ဆက်ဆံတဖြည်းဖြည်းနဲ့ကြားတဲ့အခါသူ့ကိုတင်မကတော့ဘူးတခြားလူတွေကပို့ပြီးတော့ဒီဥဒနာပုံမှန်လေးလေးဆက်ဆံပါလေဆိုတော့ပုံတစ်ဖက်သားပါပုံကောင်းလာတယ်နော်အဲ့တော့ပုံကစိတ်ထားကောင်းကောင်းလေးနဲ့ဆက်ဆံလိုက်တဲ့ကံပါပုံနဲ့ဆက်ဆံရတဲ့လူတွေကသူတို့ကစိတ်ထားကောင်းလာတယ်နော်အကြီးကူကစိတ်ထားဆူဆူနဲ့ဆက်ဆံမယ်ဆိုရင်သူတို့ကောင်းလာမှုရအလားအလာသိမရှိနော်အဲ့တော့ရည်ရွယ်ကောင်းတဲ့စကားလေးတစ်ခုစာမုတ်လေးတစ်ခုလားသူစာနိုင်ငံမှာရှိတဲ့ဝါရှင်တန်တစ်ခုလောင်ပြောတတ်ပါဘူးတပည့်ကျောက်ကပြောပြသူဖတ်ခဲ့ရတယ်တဲ့အဲ့ဒါဘယ်လိုရေးထားလဲဆိုတော့မင်းကောင်းရင်ငါစိတ်မဆိုးပါဘူးအဲ့တော့သူများအရင်ကောင်းမှသူကမဆိုးဘူးဆိုတဲ့အနေနဲ့ဖြစ်နော်ဘုန်းကြီးအဲ့ဒါကိုသိနေမှခံဘူးငါကောင်းရင်သူလည်းကောင်းလာမှာပါနော်အဲ့တော့ငါကောင်းဖို့ကပိုရေးကြည့်ပါနော်အဲ့တော့ကိုယ်စိတ်ထားကောင်းကောင်းလေးနဲ့သူကဆက်ဆံလိုက်တာဟာကိုယ်ကလောကကြီးကိုကောင်းတာတွေပေးလိုက်တာပါနော်လူတယောက်အနေနဲ့နောက်လူတယောက်ကိုပေးနိုင်တဲ့အရာတွေထဲမှာအကောင်းဆုံးအရာကဘာလဲစိတ်ထားကောင်းကောင်းလေးနဲ့ဆက်ဆံပေးလိုက်တာပါနော်ရိုးရိုးသားသားကွန်းပွန်းလေးနဲ့စေတနာမှန်မှန်လေးနဲ့ဆက်ဆံလိုက်တာနော်အချက်စီးကနေလည်းမနေဘူးအောက်လည်းမကျဘူးဓာတ်လူကြီးလူသဘောထားနဲ့ပဲဆက်ဆံလိုက်တယ်အဲ့ဒါအကောင်းဆုံးပဲ။ဆောဘုန်းကြီးကိုယ်တိုင်လူတွေကဘာလို့လူချင်းလဲလို့မေး။ရေရူတာတာပုံပွင့်လင်းလင်းမြတ်တာလေးနဲ့ဆက်ဆံတာကိုလူချင်းပါလေ။ကျန်တာတော့သိမလို့ရှင်ဘုန်းကြီးမှအကုန်လုံးပြည့်စုံ။နော်။ဒါပေမဲ့ဟိုတရားဒီကမတွေကသူတို့စေတနာလျောက်ဘုန်းကြီးကိုလာပြောလူကြတန်းကြတာ။ဘုန်းကြီးမှာဘယ်နည်းတရားမှန်တော့မသိ။သိဉာဏ်ညာတော်မလောက်တော့နော်ဒါကြောင့်မြန်မြန်ပြန်လူနေရတယ်နော်အဲ့တော့အဲ့လိုဖြစ်လာတော့လည်းပဲဘုန်းကြီးကရှိကဆရာတော်ကြီးတွေသုံးမခဲ့တဲ့ဒီသာကြီးတစ်ခုတော့တတိယပြန်လဲနော်မလှခြင်းမှချောမရခြင်းမှပေါ်နော်အဲ့တော့အဲ့ဒီစကားရဲ့အသေးသေးကိုဘုန်းကြီးခိုင်းနေတဲ့အကြာဘူးလို့တော်တော်သဘောကျနော်လူများသိထားတာနဲ့ပြောင်းပြန်လို့ဖြစ်နေနော်မလှခြင်းပါဘူးဆိုလို့ခေါင်းရိတ်ထားကမှလာဖူးရတဲ့လူတွေကတော်တော်ကိုများ 当年都一点岁都不见了。
嗯。
没路见马虎就干嘛路来见了把路还蛮高嘛没地道。
嗯。
老子干这个马路来了你就别去了。这么垃圾嘛你都要去记录敲你嘛。
嗯。
这边的话记你们垃圾嘛记就没高了。
嗯。
记录。老爸对没记吧呢。
嗯。
奶奶老起码不
嗯。
都走。念念在那里生了。姑姑姑姑。现在是在那里生产不了非撇的地灵喔非地灵在那里漏吧在那里漏地家人没有意思那地了吧这些地了没有不干净的漂亮的喔漂亮的路不能漏地的谁家地了
喔
谁家的路漂亮的路你别搞难的谁家地了忙到阿里谁不地了喔对了在那里面不念这个五十年这个记录压了啊都是给。对了这个水果记录了对不对不水果高哦这皮皮那变化了啊变化了看嘛这个嘛记录了的一天了的现在电话里工作了为什么难做了啊这个水果记录一天不现在电话里没工作那年嘛工作里年少在看嘛不露钱呢高那给下里露不对阿不是的 NG 不是的谁问他们不是的哦那么在这面生的嘛爱啥我不知道谁问他的不知道妈妈的什么皮面生的嘛年龄呢皮多了那个不那边皮多了哎封建国队的
哦
在这看你们封建英雄的阿彩呢老妈在这什么皮肤装的时候第二台呢立马什么皮肤看不出来什么台呢要讲呢都没能老看完几步什么没皮肤呢第一次的都没能老第二台呢立马什么皮肤他都弄完了干嘛啊第二不知道先人前面的啊不然呢就是身体的身体身体的身体身上多了哎身上多少我打你来一来有没
有
娘啊七个你多少你
哦
你呢娘那个七个你多少你多少那个你打你来故意来呀这个呗先逼的
哦
这下次下你妈来的路好呗哦路不一给他妈来呗这是个机灵的一家的这个新的人丢了说了嘛妈也不在那里
哦
这样这三一种去博了的别在哪里啊没多少人
哦
这个老夫老干嘛对呀嘞这新鲜的啊刚从都看了吧比如都看没屁没心动。这三一这三一什么地路这新鲜的啊多多鸡妈的都看了。
哦
那老公要批评的这股鸡呢都不都不差了是吧咋呗骗你骗你不好骨子不差慢慢练练这三呗。
哦
那就都不差差了哦这个部门中央的我他们高音多把路都的我他们高哪都那边上来都没高哪我不要把那个没高哪你把屁门都那边就不要去打鱼呢都是他啊能加多的他那都去盖的拉着他去不盖这个公园还在你这不行的中央的我他们老妈你妈你不要收你收你不要我他们不住的就不要变了主要我都不要来这个二十多岁人中间还过宽广有马包的能见马包的
喏
看那个都得给他们漏记来了
喏
得给漏记的从你那地点地点的那个嘛的你还是吧你的意思是地点年年年剩下刚刚那年才上来干嘛把他们到南龙亚姆拉水说三到三家地点喏咱们说啊就把他漏你的时候地点你的意思是一边都点是上了加到中国外面市场上没有慢慢的多余过过嘛雷山木用几乎的皮皮皮皮多了
哦
就把市场标了哎那个从你国内的那么高从你那地的地里的那个那么的到了喵喵还是都标了哎那个还是都啊这市场出的啊都到都那市场一年我都要市场的高那里这皮皮标了的做对人这些情形有有到的风风的呢来来来来试试这批评呢加了啥做的没干了这家路里头吧不必了 ့ရိုးသားသားပုံမှန်နေနေလက်ဆက်ဆံလာတယ်တော့ကိုတစ်ဖက်သားပါကိုကောင်းလာတယ်နော်အဲ့တော့ကိုကစိတ်ထားသုံးလုံးလေးနဲ့ဆက်ဆံလိုက်တဲ့ခါမှာကိုနဲ့ဆက်ဆံတဲ့လူတွေကသူတို့ပါစိတ်ထားကောင်းလာနော်တကယ်ကိုကစိတ်ထားဆူဆူနဲ့ဆက်ဆံမယ်ဆိုရင်သူတို့ကောင်းလာဖို့ရအလားအလာသိမ့်မရှိဘူးနော်အဲ့တော့ဒီရည်ရကောင်းတဲ့ဇာတ်လေးတစ်ခုစာမုတ်လေးတစ်ခုလားစာနိုင်ငံမှာရှိတဲ့ဝါရှင်တန်တစ်ခုလားမပြောတတ်ပါဘူးတပည့်တော်ကပြောပြသူဖတ်ခဲ့ရတယ်တဲ့အဲ့ဒါဘယ်လိုရေးထားလဲဆိုတော့မင်းကောင်းရင်ငါတိတ်မဆိုးပါဘူးအဲ့တော့သူများအရင်ကောင်းမှသူကမဆိုးဘူးဆိုတဲ့အသေးပဲဖြစ်နော်အဲ့ဘုန်းကြီးအဲ့ဒါကိုသိလည်းမခံဘူးငါကောင်းရင်သူလည်းကောင်းလာမှာပါနော်အဲ့တော့ငါကောင်းမှုကကိုရေးကြည့်ပါနော်အဲ့တော့ကိုစိတ်ထားကောင်းကောင်းလေးနဲ့ကိုကဆက်ဆံလိုက်တာဟာကိုကလောကကြီးကိုကောင်းတာတွေပေးလိုက်တာပါနော်လူတယောက်အနေနဲ့နောက်လူတယောက်ကိုပေးနိုင်တဲ့အရာတွေထဲမှာအကောင်းဆုံးအရာဟာဘာလဲစိတ်ထားကောင်းကောင်းလေးနဲ့ဆက်ဆံပေးလိုက်တာနော်ရိုးရိုးသားသားပုံပုံလေးနဲ့စေတနာမှန်မှန်လေးနဲ့ဆက်ဆံလိုက်တာနော်အထက်စီးကနေလည်းမနေဘူးအောက်လည်းမကျဘူးအမှုကြီးလူသဘောထားနဲ့ပဲဆက်ဆံလိုက်တယ်အဲ့ဒါအကောင်းဆုံးပဲဟောဘုန်းကြီးကိုယ်တိုင်လူတွေကဘာလို့လိုချင်လဲလို့မင်းရေရိုးသားသားပုံပွင့်လင်းလင်းမြတ်တာလေးနဲ့ဆက်ဆံတာကိုလိုချင်ပါတယ်ကျန်တာတော့တိတ်မလို့ချင်ဘုန်းကြီးမှာအကုန်လုံးပြည့်စုံနော်ဒါပေမဲ့ဟိုတရားဒီကမတွေကသူတို့စေတနာလျောက်ဘုန်းကြီးကိုလာပြတော့လူကြတန်းကြတာဘုန်းကြီးမှာဘယ်နေရာတည့်ရမှန်းတော့မသိဘူး။အေးနေရာညာတော့မလောက်တော့ဘူး။နော်ဒါကြောင့်မြန်မြန်ပြန်လူနေရတယ်နော်။အဲ့တော့အဲ့လိုဖြစ်လာတော့လည်းပဲဘုန်းကြီးကရှေးကဆရာတော်ကြီးတွေသုံးမကြတဲ့ဒီသားလေးတစ်ခုလုံးတော့သတိရပြန်တယ်နော်။မလှခြင်းမှချောတဲ့။မရခြင်းမှပေါ်တဲ့နော်။အဲ့တော့အဲ့ဒီစကားရဲ့အသေးပင်ကိုဘုန်းကြီးခိုင်းရင်တွေကကြားဘူးလို့တော်တော်သဘောကျနော်လူများသိထားတာနဲ့ပြောင်းပြန်လို့ဖြစ်နေတယ်နော်မလှခြင်းပါဘူးဆိုလို့ခေါင်းရိတ်ထားတာမှလာပူရတဲ့လူတွေကကျွန်တော်တို့ကိုများကောင်းတယ်အဲ့လိုကြည်သာသိသဘောကျတယ်နော်မလို့ရင်ပါဘူးဆိုတာမှလူလိုက်ကြတာဘာလို့မှတော့မှမသိတော့နော်အဲ့တော့ဒါကဓမ္မတွေကိုလည်းအဲ့ဒါလေးပြောပြချင်တယ်။သိမလှခြင်းမှနဲ့သူ့အတူကြည့်လို့ချောနေမှာပါနော်။သိပြင်းတော့အကြည့်ရင်မလှတော့ဘူး။ကြည့်လို့မကောင်းတော့ဘူး။နော်။ပြီးတော့လောဘသိမကြီးပါနဲ့နော်။နည်းနည်းတော့ရှိမှာပေါ့နော်။တိုးတော့ညံ့ညံ့တတလေးစဉ်းစားပါ။ကိုယ့်ကိုယ်သူ့ကိုညံ့ညံ့တတလေးစဉ်းစားပါတော့။ဖဲဖြစ်တဲ့ဒီလင်းနော်။ဖဲဒီလင်းအဲ့ဒါလေးလုပ်ပါ။အဲ့လိုလုပ်ကြည့်ကြာရင်အများကြီးရတာ။နော်။ကိုအလကားတော်လာပေးတဲ့လူတွေရှိတာလေနော်မလို့ကျမဘူးနေပါစေဆိုရင်တော့မရဘူးပေးရင်လို့ပါနော်အဲ့ဒါလူစိတ်ရဲ့စမ်းကျင်မှုတစ်ခုပဲလို့တော်တော်စမ်းကျင်နော် paradoxical လို့ပြောရမှာနော်အများထင်တာနဲ့ပြောင်းပြန်ဖြစ်တယ်အဲ့တော့ဒါလေးတစ်ခုအင်းလေးလိုလေးလဲဘုန်းကြီးကဝါသနာပါလို့တချို့ဝါသနာပါတဲ့ဒကာဒကာမတွေလဲအဲမှတ်သားခြင်းလဲပြောလို့ပြောလိုက်တယ် fill your mindwith the concept of harmony harmony ဆိုတာညီညွတ်တာနော်ပฏิပခမရှိတာညာမဖြစ်တာအဲ့တော့ကိုယ့်ရဲ့စိတ်ကိုအဲ့ဒါလို့အစဉ်ပြေပြေလေးနေမယ်နော်အပြန်လှန်ချစ်ခင်မှုယုံကြည်မှုလေးစားမှုရှိအောင်နေမယ်လို့ဒီလိုစိတ်ကိုမွေးထားပါနော် harmony health health ဆိုတာလည်းပဲနော်ကျမ်းမာခြင်းယောဂအကြောင်းသိမတွေ့နဲ့နော်ကျမ်းမာရေးကောင်းဘာလို့အောင်လဲဆိုတာစဉ်းစားပြီးတော့အဲ့ဒါတွေလုပ်နေတာနော်ကောင်းတဲ့အတွေ့တွေပါကုသိုလ်အတွေ့တွေပါကုသိုလ်အတွေ့ကကျမ်းမာရေးကိုထောက်ကူပေးတယ်အကုသိုလ်အတွေ့ကယောဂဖြစ်စေတယ်နော်လူတယောက်ကိုစိတ်ဆိုးနေလို့သူ့ကိုဘယ်လိုပြန်ပြောမလဲဘယ်လိုပြန်ဆိုမလဲသူ့ဒုက္ခရောက်အောင်ဘယ်လိုလုပ်မလဲစဉ်းစားနေရင်ဘာဖြစ်မလဲတွေးတိုးလာမယ်နှလုံးခုန်လာပြီးမြန်လာမယ်နော်ဒီတော့အိတ်ခဏကြီးမှအဲ့လိုတွေးနေပါဖြစ်မလဲအဲ့လိုမပြောတော့ဘူးအရေးပြက်မယ်နော် စားကနေမှစိတ်ဆိုးကြရတွေ့နေမှာဖြစ်မလဲအစားပြတ်သွားလိုက်မယ်စိတ်တက်ချေမကိုက်ဘူးနော်ကြမ်းမကြီးထိတ်တယ
်ဟော
ကောင်းတဲ့အတွေ့တွေတွေ့ပါနော်ကိုယ်အကြောင်းကိုလည်းကိုယ်ကောင်းတာတွေတွေ့ပါသူများအကြောင်းလည်းကောင်းတာတွေ့ပါဟင်ဒီတော့စိတ်ကိုချမ်းသာနေမဲ့အကြောင်းအရာတွေတွေ့ပါနော်လူတွေကိုစေတနာကောင်းလေးနဲ့ကူညီမယ်ဆိုတဲ့စိတ်ကလေးကိုမွေးပါအဲ့ဒါလို့မွေးလို့ရှိရင်တဲ့နော် Fill your mind with the concepts of harmony, health, peace and goodwill and wonders will happen in your life ကိုဘွားမှာကောင်းလာတယ်အများကြီးဖြစ်လာလိမ့်မယ်နော်အောင်းစရာကောင်းလာအောင်ကောင်းလာတယ်အများကြီးဖြစ်လာလိမ့်မယ်နော်အကြောင်းကုသိုလ်စိတ်နဲ့နေပါအဲ့ဒါအမြန်တော့ချိန်ကြိုက်တယ်နော်စိတ်လက်ချမ်းသာတယ်ကျမ်းမာရေးလည်းကောင်းတယ်စားလို့လည်းကောင်းတယ်အိပ်လို့လည်းကောင်းတယ်အကုသိုလ်စိတ်နဲ့နေမှဆိုရင်ကျမ်းမာရေးလည်းမကောင်းဘူးစိတ်လည်းမချမ်းသာဘူးစားလို့လည်းမကောင်းဘူးအိပ်လို့လည်းမကောင်းဘူးကောင်းခြင်းဆက်ဆံရင်းနဲ့အဆင်မပြေဘူးနော်ကိုယ်ဘဝအကြာလေးဒုက္ခတွေများတယ်ဖြစ်လာလိမ့်မယ်နော်ကတော့စိတ်ဆိုတာမမြင်ရတဲ့အရာမလို့တခါတလေစိတ်အရင်မကြည့်ဘူးလို့သဘောထားမိတတ်တယ်နော်စိတ်ထမှတွေးနေတဲ့တွေးတယ်အော်တွေးပြီးပျောက်သွားတာပဲမရှိတော့ဘူးအဲ့လိုထင်တတ်တယ်နော်တွေးပြီးရင်လက်ရှိတွေးနေတဲ့တွေးတော့ပျောက်သွားတယ်ဒါပေမဲ့အဲ့ဒီအတွေးရဲ့တတ်တိကတော့စိတ်မှာကိန်းတော့နေတယ်နော်အဲ့တော့ဘဝပေါ်များစွာကတွေ့ကြတဲ့အတွေ့အကြုံအများကြီးရှိတယ်နော်အဲ့ဒီအတွေ့အကြုံမှာပဲစေတနာဆိုတာတွေပါတယ်နော်အဲ့ဒီအတွေ့အကြုံအခြေခံပြော့ပဲပြောတာဆိုတာလောက်တဲ့ကိစ္စတွေရှိတယ်နော်အဲ့တော့ကံဆိုတာကစေတနာကိုပြောတာပဲနော်စေတနာဟံဘိကဝေကမ္မံဝတ္တမိစေတနာကိုကံလို့ခေါ်ပါတယ်တဲ့ဘုရားဟောတော်မူတယ်တဲ့နော်အဲ့တော့အတွေ့အတိုင်းအတွေ့အတိုင်းမှာစေတနာပါတယ်နော်ဘာမှအရေးမကြီးဘူးလို့ထင်ရတော့တဲ့အတွေ့မှာလည်းပဲစေတနာပါနေတယ်နော်အဲ့ဒီစိတ်တွေအဲ့ဒီအတွေ့တွေဟာတစ်ခေတ်နဲ့စုမိတယ်နော်အခုကွန်ပျူတာဥပမာနဲ့ပြောမယ်ဆိုရင်နော်ကွန်ပျူတာမှာအခုခုလှုပ်ထားပြီးရင် save လှုပ်ထားလိုက် screen ပေါ်မှာတော့မရှိတော့ဘူးနော်သူ့ save လှုပ်တော့ပိတ်လိုက်ပြီနော် screen ပေါ်မှာတော့မရှိဘူးဒါမှသူတင်ထားလဲသူ hard disk ပေါ်မှာတင်ထားတယ်နော်အဲ့လိုပဲကိုလုံးခဲ့တဲ့ကိစ္စမှန်နေမြာစိတ်ထဲမှာတနည်းအားမှာသူ့ရဲ့ potential energy သူ့ရဲ့ potential power ဟာတင်းထားတယ်ရှိနေတယ်တနည်းကြရင်အဲ့ဒါအကျိုးပေးတာပဲနော်အဲ့တော့ဗာလိတော်ကဘုန်းကြီးသဘောကျတဲ့အပိုက်ခေးတစ်ပိုက်တွေ့တာရှိစိတ်တုပါဒမတ္တံပိခောအဟံစုံဒကုသလေသူဓမ္မေသူဘဟုပကာရဝဒမိနော်ကိုယ်တို့တရားတို့၌စိတ်ကူးဖြစ်ယုံများဖြင့်အလွန်တရားအကျိုးများလာပြီးသူ၍ငါဘုရားဟောတော်မူ၏တဲ့နော်ကိုယ်တို့တရားကိုကိုယ်တို့ကောင်းလာလေးတစ်ခုလုပ်မယ်လို့သွေးမိယုံနဲ့အင်တန်ကျိုးများလာပြီနော်အဲ့တော့ဘုန်းကြီးကပြောလိုက်အောင်မယ်အော်ဒီမှာတရားပွဲတစ်ခုစီစဉ်နေပါတယ်ဗျာဆိုတော့ဘုန်းကြီးကလည်းလောက်ပါစီစဉ်ပါလို့ပြောလိုက်နော်ပြောလိုက်ပြီတဲ့ကဘုန်းကြီးကစိတ်ကူးထဲမှာဒီလိုပြိဿကိုကြည့်တော့စိတ်ထဲမှာတရားဟောတယ်စိတ်ကူးထဲမှာနော်စိတ်ကူးထဲမှာတရားကိုဟောနေတော့ဘုန်းကြီးစိတ်မှာမဖြစ်နေမလဲကုသိုလ်တွေအများကြီးရတယ်နော်ရပောင်များစွာရတဲ့အကျိုးကတော့အများကြီးကုသိုလ်တွေရနေပြီတော်တော်တွေ့ချိန်ခိုက်တာနော်အကယ်၍မသားတော့ကုသိုလ်နဲ့ပတ်သက်ပြီးမြတ်စွာဘုရားဟောထားတာဟုတ်ဆိုပါတယ်နော်အကုသိုလ်တွေဓာမေသူတို့အဲ့လိုပြင်လိုက်ရင်မဖြစ်တော့ဘူး။နော်။အကုသိုလ်တရားတို့၌စိတ်ကူးဖြစ်ရမြဖြင့်အလုံးတရားအကျိုးနည်းလာပြီလို့ပြောရမှာပဲ။နော်။သင်္ခါကြည့်နော်။အကြောင်းအကုသိုလ်တွေကိုတွေးနေတာဟာပြီးပြီးရင်မေ့သွားပြီးကြောက်သွားပြီလို့မထင်ပါနဲ့။အမှန်တန်ကြောက်เสียအကောင်းပါလေ။နော်။အဲ့တော့စိတ်ကူးတွေမှာအကြောင်းကိုသွားမယ်နော်တရားနာမယ်ဒီလိုတွေးကြတဲ့ကုသိုလ်ဖြစ်နေပြီအကြောင်းကိုသွားမယ်ဆရာတော်ဆံဃာတော်တွေကိုဆွံ့ဆက်မယ် စေတုကလေးကကုသိုလ်တွေဖြစ်နေတယ်။အဲ့ဒီကုသိုလ်စိတ်ကအဲ့ဒီကုသိုလ်စိတ်နဲ့အတူရုပ်တွေပါဖြစ်လာတာ။စိတ်ဖြစ်တိုင်းဖြစ်တိုင်းစိတ်ကိုမှီလို့ဖြစ်တယ်။စိတ်ကစားရုပ်ဆိုတာဖြစ်တယ်
။နော်။
အဲ့တော့ကောင်းတဲ့စိတ်ကိုမှီလို့ဖြစ်တဲ့စိတ်ကစားရုပ်တွေကကောင်းတဲ့ရုပ်တွေဖြစ်တယ်။နော်။စမ်းမကြီးကိုအထောက်အပံ့ပြုတယ်။ဒါကြောင့်စမ်းမကြီးဘယ်လိုနေမလဲ။ကုသိုလ်စိတ်နဲ့နေပါနော်။ငါတော့ဘယ်သူနဲ့တွေ့ရင်သူ့ကိုငါစိတ်ချမ်းသာအောင်ပြောလိုက်မယ်တွေးလိုက်ဟာအဲ့လိုစဉ်းကကုသိုလ်များနေပြီနော်ဘုန်းကြီးလည်းအဲ့လိုတွေးထားတာနော်ငါဒီနေ့တော့အကြောင်းကိုသွားမယ်ဒကာဒကမတွေအများကြီးကိုတရားဟောမယ်ငါစိတ်ချမ်းသာသွားအောင်ပြောလိုက်နော်အဲ့ဒီစိတ်ချမ်းသာသွားအောင်ပြောလိုက်မယ်ဆိုတာကိုဘုန်းကြီးလည်းနေတတ်လို့ရေးတော်ရေးထားတယ်နော်ဒီမှာရေးထားတယ်စိတ်ချမ်းသာအောင်ပြောမယ်နော်အဲ့တော့ကိုကြောင့်သူများစိတ်ချမ်းသာလဲဆိုတာဘာတော်ကောင်းလားနော်အဲ့ဒီလောက်တော့များများလောက်ချင်ပါအတူတူချင်းမဇ္ဇကလေးလောက်ရုံနဲ့ရသွားနော်ဘာမှအိတ်ထရဆက်လိုက်ရတာမဟုတ်နော်စိတ်အကျိုးများလာတယ်နော်အဲကြောင့်လူလူချင်းတွေ့တဲ့အခါမှာစိတ်ချမ်းသာအောင်ပြောပါနော်အားရှိသွားအောင်ပြောသွားပြောလိုက်နော်လူတယောက်ကြောက်နေတယ်အားငယ်တယ်ဆိုရင်ကြောက်တာလေးပြေသွားအောင်အားရှိသွားအောင်ပြောပါအားပေးပါပို့ပြီးတော့အားငယ်သွားအောင်ပို့ပြီးတော့စိတ်ချင်းရသွားအောင်မပြောပါနဲ့နော်စိတ်ရက်စရာရောက်ပါလေနော်အဲဒီနောက်ပါဠိတော်လေးကိုဆုံးအောင်ဖတ်လိုက်အောင်နော်စိတ်တုပ္ပါဒမတ္တံပိခောအဟံသုံးဒသုတရေတုဓမ္မေတုဘဟုပကာရဝဒာမိကောပနဝါဒောကာယေနဝါစာယအနုဥဒိယေနသုနော်အကယ်၍တဲ့အခုကစိုးစိုးတုန်းကနော်ဘယ်နည်းလောက်ကြာပြီလဲတော့မသိဘူးပေါ့ဘာပဲဖြစ်ဖြစ်စိုးစိုးတုန်းကတွေးထားတဲ့ကုသိုလ်ကောင်းကိုပြုမယ်ဆိုတဲ့စိတ်ကူးအတိုင်းကာယကံဝစီကံမှာနောက်ကနေလိုက်ပြီးတော့အဲ့ဒီကုသိုလ်ကောင်းမှုလုံးဖြစ်သွားအောင်လုပ်လိုက်မယ်ဆိုရင်တဲ့အလုံးအလုံးကုသိုလ်များလာပြီဆိုတာကိုတဲ့ပြောနေစရာတော့မလိုတော့ပါဘူးနော်ဒီမှာပြောဖို့လိုတော့မယ်နော်အမတန်ကြိုးများသွားပြီနော်အဲ့တော့နေတတ်လို့ရှိရင်စိတ်လက်ချမ်းသာမယ်ကြမ်းမကြီးလက်တော့မယ်လူကြည့်လူခင်လည်းပေါ်မယ်နော်တခြားကိစ္စတွေမှာလည်းပဲကိုယ့်ရဲ့စာဝတ်နေရင်းနဲ့ပတ်သက်တဲ့အလုပ်ကံကိစ္စတွေမှာလည်းပဲအဆင်ပြေလာမှာနော်ဒါကြောင့်ကိုယ့်ဘဝမှာအဆက်အစတွေကအဆင်ပြေစေခြင်းနဲ့ဆိုရင်ကိုယ့်စိတ်ထားကိုအကောင်းဆုံးဖြစ်အောင်လုပ်ပါစိတ်ထားကိုမြင့်ပါနော်အစိုးရဖြစ်လေလူလောကမှာလူတွေကြားထဲမှာနေရတာနော်ကြောက်ခဲနေလို့မရဘူးကြောက်ခဲနေရင်ဘယ်လို့မှအဆင်မပြေနိုင်ဘူးတော့လူလည်းဆိုတာတွေ့ရတယ်ပြောရတယ်ဆိုရတယ်အပေးယူ give and take ဆိုတာရှိတယ်နော်သူစီကကိုအကူအညီတွေရတယ်သူစီကလည်းပဲသူ့အကူအညီလိုတဲ့အခါကိုယ်ကလည်းပေးရမှာပဲနော်အဲ့လိုရှိနေတဲ့အတွက်ကြောင့်စေတနာကောင်းလေးနဲ့ရိုးရိုးသားသားလေးနဲ့နော်တက်နေတဲ့အကူအညီပေးမယ်ယူမယ်ဆိုရင်အားလုံးပုံပြအဆင်ပြေနော်စိတ်ဆိုင်အဆင်မပြေရင်ကိုယ့်ဘူးမှကိုယ်မပေးတော့နော်အဲ့လိုဆိုရင်ဒုက္ခရောက်တဲ့လူတွေပုံများလာနော်ဒါကြောင့်တယောက်နဲ့တယောက်အချစ်ခင်ပြက်တဲ့စကားမျိုးဘယ်တော့မှမပြောပါနဲ့။ဘုံကြီးဘယ်တော့မှမပြောပါဘူး။နော်တတိထားတော့ရှောင်ပါလေ။နော်တယောက်နဲ့တယောက်အချစ်ခင်ပြက်မဲ့စကားမပြောဘူး။အဲ့ဒါကိုပါဠိလိုဘယ်လိုခေါ်လဲ။ပိတုနာဝါစာနော်။အဲကိုရမှာသူများအကြောင်းမကောင်းပြောတာ။အဲခိုးလူကြောင့်မကောင်းပြောရင်တော့ဒီလူကတော့ငါ့ကိုခင်ပါပဲလို့သူ့ကိုမုန်းပြီးတော့ငါ့ကိုချစ်အောင်လုပ်မယ်။အဲ့ဒါမကောင်းဘူး။ငါ့ကိုလည်းချစ်ပါ၊သူ့ကိုလည်းချစ်ပါ။အဲ့ဒါမှကောင်းတယ်။နော်။အဲ့တော့စကားပြောဆိုအဆင်ပြေလို့ရှိရင်လူဘဝမှာပုံပြအဆင်ပြေတယ်။နော်။စကားနဲ့အလုပ်ရတဲ့အလုပ်တွေကအများများပါလေ။နော်။ဒါကြောင့်စကားပြောတဲ့အခါတတိပါဖို့လိုတယ်။နော်။ဘာသိတိသမဇာနာသာရီဟောတိလို့ပြောထားတာရှိတယ်နော်။စကားပြောနေချိန်မှာတတိနဲ့ဉာဏ်နဲ့ရှင်ပြုတ်ပြုပါ။အဲ့လိုဆိုရင်တရားအဆုတူတာဖြစ်သွားတယ်။စကားပြောရမှာအမှန်ငဲသွားတယ်။နော်အကျိုးရှိတဲ့စကားအမှန်တဲ့စကားအကောင်းတဲ့စကားပဲပြောတယ်။အဲ့တော့ကိုယ့်ကိုယ်သူများပို့ပြီးတော့ယုံကြည်မယ်၊ချစ်ခင်မယ်၊လေးစားမယ်။အဲ့တော့စိတ်ကူးတွေကအလကားဖြစ်မသွားဘူး။အကျိုးပေးတယ်။နော်။ဒါကြောင့်ကောင်းတဲ့စိတ်ကူးလည်းအကျိုးပေးတယ်လို့မကောင်းတဲ့စိတ်ကူးကလည်းအကျိုးပေးတယ်။အဓိဋ္ဌာပြတော့မကောင်းတာတွေကိုတတ်နိုင်တလို့ဒါရှိလက်ခံမထားပါနဲ့မကောင်းတဲ့အတွေ့အကြုံတွေပြီးဆိုရင်မမြန်သိပြတော့ပဲပါတော်ပြီအဲ့ဒီအတွေ့အကြုံကိုဆက်မတွေ့တော့ကောင်းတဲ့ဘက်ကိုပြောင်းလိုက်နော် The world within creates the world without. Within 是啦，对嘛？喏 ，without 是啦，对嘛？啊，对面老家个，啊，边老家个，看地的，喏，是咯？你等一下，不是那个看地他的老家的嘛？多少公里啊？喏，谁给那里的老哥是在讲的喏？是咯？啊，边老家一，国内不值得啊，边老家不要了喏？国内不值得你的啊，边老家嘛？ကောင်းတာတွေဖြစ်ချင်တဲ့ဆိုရင်ဘာလို့ရမလဲကိုယ့်ရဲ့အတွင်းလောကကိုကောင်းအောင်လုပ်ရအောင်အဲ့ဒီကစရမှာနော်လူတွေကကိုယ့်ရဲ့နေထိုင်စားရည်တောက်ရည်ဆက်ဆံရေးတွေအဆင်ပြေခြင်းတွေဆိုရင်တို့ကအပြင်မှာလိုက်ပြင်ရတယ်နော်အပြင်လောကကိုပြင်ဖို့ကြိုးစားတယ်ဟိုနည်းနည်းပါးပါးတော့အပြင်လောကကိုပြင်ရင်လည်းအဆင်ပြေသွားတာတွေရှိမှာပါနော်တို့တော့တကယ်အရေးအကြီးဆုံးအချက်ကအတွင်းလောကကိုသိရမှာနော်အကြောင်းကိုယ့်ရဲ့အပြင်လောကကိုယ့်ရဲ့ဆက်ဆံရေးလောကအရှင်းပြခြင်းနဲ့ဆိုရင်ကိုယ့်စိတ်ထားကိုပြင်လိုက်ပါနော်အဲ့ဒါလို inner world and outer world နှစ်ခုရှိတယ်ဆိုတော့လည်းပို့ပြီးတော့လေးလေးနက်နက်စဉ်းစားကြည့်နော်လူတွေကကိုယ့်ရဲ့ inner world ကိုမေ့နေတာရှိနေလို့တော့မဖြစ်ဘူးနော်အဲ့တော့ဉာဏ်ပညာရင်းချစ်တဲ့လူတွေကတော့inner world ကိုပို့ပြီးတော့အလေးထားတယ်။အပြင်ပါလောကကြီးတုံးတောင်းမကောင်းတာချွေးနေတာလက်ခံနိုင်တယ်သိခံနိုင်တယ်ကိစ္စမရှိဘူး။အတင်းလောကကြီးကိုတော့စက်နေတဲ့မြတ်အကောင်းဆုံးဖြစ်အောင်ကြိုးစားတယ်။ဟော။အမှန်ပြောမယ်ဆိုရင်တော့လူတွေကကိုယ် inner world မှာကိုနေတာပါပဲ။ဟော။ကိုယ် inner world မကောင်းလို့ရှိဘူး။ဘယ်လိုမှစိတ်ချမ်းသာနိုင်မှာမဟုတ်ဘူး။ဟော။အဲတော့ကိုယ်စိတ်ထားလေးကောင်းရင်ကိုယ်ဘဝကိုယ့်အကူကတော့စိတ်ချမ်းသာသူပြည့်စုံနေတာနော်အထူးသဖြင့်တရားထုတ်တဲ့တပည့်တွေတော်တော်များပြောတယ်တရားထုတ်ပြီးတော့တရားကိုသိချာသိလာတဲ့အခါနော်တရားနှလုံးသွင်းနေတဲ့အခါမှာအထူးသဖြင့်ပေါ့နော်စိတ်ထဲမှာလိုချင်တယ်ဆိုတာလည်းမရှိဘူးမကျင်ရဘူးဆိုတာလည်းမရှိဘူးသူရဲ့ငါရဲ့ဆိုပြီးတော့နှိမ့်ရှင်ပြီးတွေ့တဲ့အတွေ့တွေလည်းမရှိဘူးမနာလိုဝန်တိုတဲ့စိတ်တွေလည်းမရှိဘူးနော်စိတ်ကငြိမ်သက်နေတယ်ကြည့်လေနေတယ်ဒီချမ်းနေတယ်တန့်ရှင်းတယ်နော်အဲ့ဒီခါမှာကိုယ်စိတ်ကိုကိုကြည့်လိုက်တော့ဘာတွေ့ရလဲဆိုပြည့်စုံနေတယ်လို့တွေ့ရတယ်ပြည့်စုံနေတယ်ဆိုတဲ့ခံစားမှုကိုခံစားရတယ်အဲ့ဒီပြည့်စုံနေတယ်ဆိုတဲ့ခံစားမှုကိုခံစားရတာကကိုယ်မှာအများကြီးရှိနေလို့မဟုတ်အဲ့ဒီအများကြီးရှိနေတာကိုလုံးဝစိတ်ထဲမှာတွေးဖို့မတွေးတာနော်ဒါကြောင့်တကယ်ပြည့်စုံနေတယ်ဆိုတော့ခံစားမှုကိုရဖို့ဆိုတာကပြင်ပလောကကိုမှီပြီးလို့မရနိုင်ပြင်ပလောကကိုမှီရတယ်နဲ့မပြည့်စုံဘူးဆိုတော့ခံစားမှုပဲရနော်ဘာဖြစ်လို့ဆိုတော့ဒီတနေရာမှာပြည့်စုံနောက်တနေရာမှာချုပ်တဲ့ဆာအဖက်ဖက်ကအဆက်ဆက်ရပြည့်စုံနေဆိုတာမရှိနော်အဲ့တော့ချုပ်တဲ့နေတာမရှိဘူးပြည့်စုံနေတယ်ဆိုတော့ခံစားမှုကိုစိတ်ထဲမှာပဲရနော်စိတ်ကိုထားတတ်ရင်ရတယ်နော်ဘုန်းကြီးတို့စိတ်ထဲမှာလည်းပဲချုပ်တဲ့နေတယ်ဆိုတဲ့ခံစားမှုမရှိနော် lacking ချုပ်တဲ့ဆိုတာ lack 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 ဆိုတာလုံးနေတယ်မပြည့်စုံဘူးချုပ်တဲ့နေတယ်အဲ့ဒီဟာမရှိပြည့်စုံနေတယ်နော်အဲ့တော့အရှင်ဘုရားတို့ကဘုန်းကြီးဆိုတော့ရတာပေါ့လို့အဲ့လိုပြောရင်ပြောမှာနော်အခုကခေါင်းကြီးပြောတဲ့တပည့်ကခေါင်းကြီးမဟုတ်လူ့ဘုကြောင့်ပါနော်တယောက်ချင်းလည်းမဟုတ်ဘူးအဲ့လိုပြောတဲ့လူကတော်တော်များများတစ်ဖြည်းဖြည်းနဲ့များလာပြီနော်သူတို့ပြောပါတရားနှလုံးသွင်းတော့နေတဲ့ချိန်မှာချုပ်ကျနေတဲ့ဒီသက်စိတ်ရှိဘူးနော်ပြည့်စုံနေတဲ့စိတ်ရှိတယ်အဲ့ဒါအင်္ဇာရတာရှိနော်အဲ့ဒီရတာမျိုးကိုရစေတယ်ပြည့်စုံနေတယ်ဒီစိတ်ကလေးသိရတယ်ဟောအဲ့တော့ nothing happens by chance သူဟာသူမတော်တဆဖြစ်လာတယ်ဆိုတာဘာမှမရှိပါဘူးအကြောင်းတရားရှိလို့ဖြစ်တာပါကိုကအဲ့လိုအကြောင်းတရားတွေကိုပြည့်ပြည့်စုံစုံမသိလို့ဖြစ်မှာနော်အဲ့တော့ဘုန်းကြီးတို့လည်းအဲ့ဒါကိုတတိယတတိထားပြီးတော့လေ့လာပြီးတော့ကြည့်တာတော့အဲ့ဒါကိုသဘောပေါက်လာတယ်နော် အလိုလျောက်မတော်တဆဖြစ်တဲ့ကိစ္စဆိုတာမရှိပါဘူး။ကိုကအကြောင်းကိုမသိလို့နေမှာပါ။န
ော
်။ထို့သူပဲအလကားရတယ်ဆိုတာမရှိပါဘူး
။နော
်။ရထိုက်မှရတာပါ။အကယ်၍မရထိုက်တဲ့နဲ့ကိုကမတရားနည်းနဲ့ရအောင်လုပ်ထိုင်ရင်ဘာဖြစ်မလဲ။အတူနဲ့ပြန်ပေးလိုက်ရတာ
။နော်
။အဲ့တော့အပြစ်ကျင်နေလို့တော့မထင်ပါနဲ့။သဘောပေါက်စေခြင်းလို့သင်္ကန်းစာယူစေခြင်းလို့ပြောချင်တာပါနော်တချို့အများကြီးရပြီးမှဆုံးရှုံးသွားတာလေမြင်တယ်နော်ကြားတယ်နော်ဘာဖြစ်လို့လဲမရထိုက်တဲ့နဲ့ရထားလို့နော်နောက်တစ်ခုကမရထိုက်တဲ့နဲ့ရလိုက်တယ်ဆိုတာပစ္စည်းကိုရရုပ်ကိုရရုပ်စုရတာနော်ပြင်ပပဲဖြစ်တယ
်နော်
တနည်းမှာသွားတင်ထားလိုက်လို့ကိုကမေ့နေတဲ့အခါမှာရှင်မှန်တော့မသိကိုကကိုတော့မသိတော့ဘူးနော်အဲ့လိုပြင်ပရတခုခုကိုမရထိုက်တဲ့နဲ့မတရားတဲ့နည်းနဲ့ကိုကရထားတဲ့ခါမှာဘာဆုံးရှုံးသွားတယ်လဲဆိုတော့စိတ်သာဆုံးရှုံးသွားတယ်နော်ကိုရဲ့အတွင်းလောကကြီးအောက်တန်းကျနော်ကိုရဲ့စိတ်ဓာတ်စင်တာနေသွားတယ်ကိုကိုကိုလေးစားမှုချစ်ခင်မှုကျော်သွားတယ်နော်ကိုယ့်ဘုံမှာသူပါလဲပဲလေးစားမှုချစ်ခင်မှုမရှိဘူးနော်ခံလို့တော့လေးစားတရားရောင်လို့ချင်းလုပ်မယ်အစ်စ်တော့မရတော့ဘူးနော်ကိုယ့်ဘုံဘသူကမှရိုးရိုးသားသားတကယ်လေးစားတာကိုရမှာမဟုတ်ဘူးနော်အဲ့ဒါကအင်မတန်ကြီးမားတဲ့ဆုံးရှုံးမှုပဲနော်သူများကိုယ်မလေးစားတာထားပါတော့ဘုံကြီးကတော့အဲ့ဒါကိုတိတ်အလေးမထားပါဘူးနော်ကိုယ့်ဘုံကိုမလေးစားတာကမှအင်မတန်ကြီးမားတဲ့ဆုံးရှုံးမှုပါself respect မရှိတော့လားအင်မတန်ကြီးမားတဲ့ဆုံးရှုံးမှုပါ self esteem မရှိတော့လားအင်မတန်ကြီးမားတဲ့ဆုံးရှုံးမှုပါ great and noble thoughts upon which you habitually dwell become great acts habitually အကျင့်ပါနေတာနော်အကျင့်ပါပြီးတွေးနေတဲ့အတွေ့တွေအများကြီးရှိတယ်နော်ကောင်းတာကိုလည်းပဲအကျင့်ပါပြီးတွေးနေတာရှိနော်ကိုယ့်အကူတော့မသိဘူးကောင်းတာလေးတွေတွေးပြောနေတယ်နော်ဘုန်းကြီးတော့အဲ့လိုမျိုးတော်လုပ်တတ်တယ်နော်တခါတော့တခြားဘုန်းကြီးတွေမှလည်းကျောင်းတစ်ကျောင်းတော့မှအတူတူနေတယ်အဲသူကဟိုအနောက်နိုင်ငံသားဘုန်းကြီးလူဖြူဘုန်းကြီးဘုန်းကြီးကလည်းကိုယ်ခန်းနဲ့ကိုယ်နေတာများတယ်အပြင်ထွက်တာနည်းတယ်အဲ့ဒီဘုန်းကြီးကတော့သူကဘုန်းကြီးထက်အရင်အဲ့ဒီကျောင်းမှာရောက်တာသူရတာလည်းအနောက်နိုင်ငံကဘုန်းကြီးကျောင်းတစ်ကျောင်းမှာတွေ့တာနော်သူနဲ့တကာတကမနဲ့စကားပြောနေတော့မှာဘုန်းကြီးကအကျောင်းတစ်ခုရှိလို့အပြင်ထွက်လာပြီးတော့သူနဲ့ထိုင်စကားပြောတာအဲ့ဒီလေးနဲ့လည်းစကားပြောတော့သူကမေးတယ်အရှင်တရားအခန်းထဲမှာမဟာလုံးနေတယ်အခန်းထဲမှာစိတ်ကူးကြီးရင်းနေတာလို့သူကပြောလိုက်တာသူကကြီးတယ်နော်ဘုန်းကြီးကကောင်းတာတွေစိတ်ကူးတော့ပြောနေတာနော်ကျွန်တော်ပြောစရာကောင်းပါအကျင့်ပါနေအဲ့ဒါပြေးနေတာတော့တရင်တို့တော့အဲ့လိုပဲအဲ့တော့ကောင်းတာတွေကိုအကျင့်ပါပြီးတွေးရတာတော်တော်တွက်ချေခိုက်ပါတယ်နော်အဲ့တော့ဘုန်းကြီးကဥပဇေစရာတော့နော်ဘုန်းကြီးကိုသတိပေးခဲ့တယ်သူကဘယ်လိုပြောလဲဆိုတော့ဘာလို့တွေးနေလဲဆိုတာသတိထားနော်ကောင်းတာတွေတွေးနေတာကိုမသိရင်ခိစ္စမရှိပါဘူးကောင်းတဲ့တွေးရကောင်းတဲ့အကျိုးပဲပေးမှာပါမကောင်းတာတွေကိုတွေးနေတာကိုမသိရင်ဘာဖြစ်မလဲ။သူကဆက်နေဦးမှာဘူးနော်ဆက်တွေးမှာ။အဲ့ဒီကြိုင်မကောင်းတဲ့အကျိုးတွေပြင်းနေမှာ။ဘုန်းကြီးရဲ့ဆရာတော်ကဆုံးမပုံကသိယူတာလေနော်။သိ simple ဖြစ်တယ်။ဒါပေမဲ့သူပြောလိုက်တဲ့စကားတွေကဘုန်းကြီးစိတ်ထဲမှာတခါလေးနက်နက်ရှင်းရှင်းရောက်သွားတာ။အေးဟုတ်တယ်။မကောင်းတာတွေကိုအကျင့်ပါပြီးမတွေးဘူးတော်တော်အရေးကြီးတယ်။နော်။အဲ့တော့ကောင်းတာတွေလုပ်မယ်ဆိုတော့စိတ်ကူးပြီးတော့တွေးနေတယ်တခါလေကိုတွေးတာတွေကကောင်းလောင်းအကြည့်လို့ဖြစ်မယ်လို့တော့မထင်ဘူးနော်ဒါပေမဲ့တွေးနေတာပဲအဲ့ဒါဒါပေမဲ့တွေးပါများတော့တဖြည်းဖြည်းနဲ့အဲ့ဒါတွေကဖြစ်လာတယ်ဟောစိတ်ရဲ့တကူစိတ်ရဲ့အစွမ်းတက်ပြီးဆန်းကျယ်တယ်နော်မျက်ပေါင်းများဆိုတော့အဲ့ဒီကောင်းတာတွေကိုလုပ်မယ်ကောင်းတာတွေလုပ်မယ်လို့တွေးနေကြတာကိုကိုကိုအဲ့လောက်ကြီးအရေးချင်းရှိရလို့လည်းမထင်ဘူးနော်သူများကလည်းလုပ်ပေးမှာလည်းမဟုတ်ဘူးဒါပေမဲ့စိတ်ကတော့မဖြစ်တော့မှစိတ်ကူးရင်နေရတာအရှုံးမရှိပါဘူး။ဆိုတော့စိတ်ကူးရင်မကောင်းတာ။ဟောတဖြည်းဖြည်းနဲ့ဖြစ်လာတယ်။မယုံနိုင်တော့ကောင်းတာဖြစ်လာတယ်။ 那叫啊，对的也八万五，小么这办的？这古人来说啥个？小么这办的？啊，这古人来说那个啥话了？你听完了？这古人的就别办的，人家也就别办的。那叫这古的嘛，到哪里弄的嘞？都对吧？真真慢慢的，他来说啊，这当然的，弄的嘞，干的嘞，表的嘞，收的嘞，他还没有这古么样意嘛？哎，俺是谁给你买的？不是在国家，俺是骗来的，俺爹拿的咯。这个装楼在看嘛嘞呗？哎，你那话谁供他的楼呗？谁个啊？是是的，谁问啥不？俺爹都要楼来干来干。骗多少面嘛？那骗得了三楼个？骗多少嘛？哎，姑娘，别听嘛，家里个八卦的。Give thanks.For all the blessings several times a day. Kuma, Kaunari, Pinida, Kaunari, Yatara, and Yashi, no? And I will tell you the name of a king of Nyazwa, Jesuitim. Jesuitim, they take a wave, no? Hello. Kuna, a good doing the other, and really, there. Kuma, Kaunari, Lubini, a little cheese, no?ကောင်းလားလမ်းမကြည့်လို့နေကောင်းရဲ့လားလို့နှုတ်ဆက်တာကသာအာသာတော်တည်သူခြင်းမကောင်းတာကိုဝန်တစီရည်နော်ကို့ဘီးဆက်လိုက်ဘုန်းကြီးဆိုမနဲ့လမ်းလျှောက်သွားရင်လမ်းမတွေ့တဲ့အတူတူပြန်အဖိုးကြီးတွေကိုဘုန်းကြီးကမျက်လုံးလေးကြည့်လိုက်တယ်သူမျက်လုံးကြည့်လိုက်ရင်နည်းနည်းအကြိုက်ခတ်လို့ရတယ်ပြုံးလိုက်ရင်သူပြန်ပြုံးတယ်ပြန်ပြုံးရင်ဘုန်းကြီးကဟယ်လို good morning ဆိုပြီးပြောလိုက်တယ်နော်တချို့ပြန်ပြောတယ်ဒီနေ့မနဲ့လည်းဘုန်းကြီးပြောတာအဲ့လိုပဲပြန်ပြောတယ်နော်သာကိုကသူ့ကိုလူတယောက်အနေနဲ့ဖြစ်ပါတယ်ခင်ပါတယ်လေးစားပါတယ်အတိမတ်ပြပါတယ်ဆိုတာလေးပေးလိုက်တယ်သူကလည်းကိုယ်ပြန်ပေးတယ်အဲ့ဒါလေးကအလကားမဟုတ်ဘူးနော်အဲ့ဒါတော့တန်ဖိုးရှိတယ်နော်တနည်းအားရောက်သွားပြီဆိုတော့ကိုယ်ကလမ်းမှာတွေ့တဲ့လူတွေကတယောက်မှနှုတ်မဆက်ဘူးကိုယ်နဲ့လည်းတယောက်မှမသိဘူးကိုကကိုတယောက်ထဲသွားနေရတယ်ဆိုစိတ်ထမမလို့ခံစားလုံးလေးဖြစ်တယ်နော်အဖော်မဲအဲ့တော့ဘုန်းကြီးကလမ်းမှာတွေ့ရတဲ့လူစင်အနည်းဆုံးမျက်လုံးတော့လှမ်းကြည့်လိုက်တယ်။သူမျက်လုံးတော့ကြည့်ချက်ပြီးတော့ဒီလူကနည်းနည်းကိုယ်ငုံညံ့တဲ့သဘောထားလေးရှိတယ်ဆိုရင်ပြုံးလိုက်။ပြီးရင်စကားလေးတစ်ခုနှစ်ခုပြောတယ်။အဲနှစ်ခါသုံးခါလောက်တွေ့ပြီဆိုရင်တော့စကားမများပြောဘူး။နော်။အဲဒီနားက nature park ကိုလမ်းလျှောက်သွားနေတဲ့ဒီစင်ကာပူရင်းတကားကြီးတယောက်နဲ့တွေ့တယ်သူတို့ကတခါကြီးနဲ့ကမကြီးနှစ်ယောက်လမ်းမှမှန်လျှောက်တယ်အခုတော့မတွေ့ဘူးအင်းငါခဏခဏတွေ့သူ့တွေ့လိုက်ရင်ခွန်ကြီးကပြုံးလိုက်ရင်လမ်းလျှောက်သွားရင်နောက်တစ်ခါတွေ့ပြန်ရင်နောက်တစ်ရက်တွေ့ပြန်ရင်နှုတ်ဆက်လိုက်ရင်ပြုံးလိုက်ရင်လမ်းလျှောက်သွားရင်နောက်တစ်နေ့တွေ့တော့သူကဘာပြောလဲဒီမင်္ဂလာပါလို့သူကစပြောတာနော်အကင်းကြီးစပီဘာမီးဆိုတော့လက်တော့တယ်နည်းနည်းပဲပြတ်တတ်တယ်မင်္ဂလာပါသူကဗမာပြည်မှာသူကုမ္ပဏီကွဲတစ်ခုရှိတယ်တဲ့အဲ့ဒီသူခဏခဏသွားတယ်နော်အဲ့ဒါနဲ့စကားပြောရင်းနဲ့တော်တော်ကြာကြာစကားပြောဖြစ်သွားအခုတော့မတွေ့တော့ပါဘူးနော်ဒါပေမဲ့တယောက်ကိုတယောက်နှုတ်ဆက်လိုက်ရတယ်အဲ့ဒါတမ်းလို့ရှိနော်အဲ့တော့ကျေးဇူးတင်စရာတွေအများကြီးရှိပါတယ်ကျေးဇူးတင်ပါနော်သူမြင်နေရတယ်နော်ပေချာရှင်းရှင်းလင်းလင်းမြင်ရတယ်လားတော်တော်ကောင်းတာပဲဒီမြင်အောင်ကုသကံတွေကအကျိုးပေးထားတာ။အဲ့ဒါလေးပြန်တွေးပြီးတော့ဘုန်းကြီးတော့ပြောတာပဲ။အာမရှိစိတ်ကောင်းတယ်မြင်နေရတယ်။ပြောစရာကြီး။ပြောရတဲ့စကားလည်းပဲကျေးဇူးတင်တာတစ်ခုပဲနော်။ကြားရတယ်။နားစိတ်ကောင်းတယ်ဘုန်းကြီးကနားပါလုံးလုံးတော့ဒုက္ခရောက်။ဘာတန်ဖြစ်ဖြစ်ကြားနေကြားနေ။သူများမကြားတဲ့တန်ကောင်းကြား။အဲ့ဒါလည်းပဲဗာပြပြောကျင်းတတ်ပါလေနော်။ဆိုတော့ကျေးဇူးတင်တယ်။ဘုသူ့ကျေးဇူးတင်တယ်ဆိုတော့ကိုယ်ကံတရားကိုသူကျေစုတယ်တဘာဝတရားကိုကျေစုတယ်ဟောတဘာဝတရားကြီးကဒီခန္ဓာကိုယ်ကိုဖျက်အောင်အကြောင်းတရားတွေစုပြီးတော့ဖန်တီးပြထားတာပဲနော်အဲ့ဒါလိုပဲကျမ်းမာရေးကောင်းတယ်ဘုန်းကြီးကျမ်းမာရေးတော်တော်ကောင်းတယ်ဟောအဲမနေ့တနေ့ကဘုကိတိမတောင်တော့တက်ဟောတောင်ကတိတ်နေနေတယ်တင်ကူမှာတောင်ကမိမိမရှိနော်အဲဖေဗရီလ10ရက်နေ့ကဘုန်းကြီးစိတ်ကြီးဦးတောင်တက်အတက်ကောအစင်းကောခြေလမ်းကနေတက်တယ်နော်အဲနည်းနည်းတော့ပြန်မှန်းတာပေါ့ဒါမှတက်နိုင်တယ်ကျမ်းပါလားအားကျမ်းမှလားတိတ်ပြော်တာပဲအားကျမ်းမှကြီးကောင်းတယ်နော်အခုတခါဒီစင်ကာပူရောက်တော့ တပည့်တွေကလည်းတိုက်တွန်းတာလည်းပါတယ
်နော
်အဲအဲ့ဒီရေလောက်ရောက်လာရင်ကျမကြီးလည်းနည်းနည်းဖြစ်တာကောင်းတယ်ဘုန်းကြီးအကုန်လုံးတော့မဖြစ်ပါဘူး heart ကိုသွားဆက်တယ
်နော်
heart ကို scan လုပ်တယ် scan လုပ်တော့ဟိုးမှထိုင်နေတဲ့ဘုဒ္ဓဘာမကြီးကအသာဆုံးအကုန်လုပ်ပေးတယ်သူကအဲ့ဒီဆေးရုံမှာအဲ့ဒီဌာနမှာဘလို့လုပ်တဲ့ဆက်ကိုခံရတဲ့တာဝန်ခံနော်အဲ့တော့ heart scan လုပ်လိုက်တော့ result ကဘယ်လိုပြောလာလဲဆိုတော့ 0% blockage နော်ဆေးကြောပိတ်ဆို့နေတာလုံးဝမရှိပါဘူးတဲ့နော်တုံညရာခိုင်နှုံးတဲ့ပြောစရာမကောင်းဘူးလားတော်တော်ပျော်သွားတာလေခွန်ကြီးနော်အဲ့တော့အဲ့ဒီဆေးရုံကဆရာကြီးဆရာမတွေအကုန်လုံးကိုအများကြီးကျေးဇူးတင်ပါတယ်နော်လိုက်ပြီးတော့စီစဉ်ပေးတဲ့ဒီရဒကာကြီးတွေဒကာမကြီးတွေကိုလည်းကျေးဇူးတင်တယ်ဒါလည်းမကောင်းဘူးတိုက်တွန်းလိုက်တဲ့တပည့်တွေကိုလည်းကျေးဇူးတင်တယ်သူတို့ကဖြစ်ခါမှသွားလို့ရင်းနဲ့နည်းနည်းနောက်ကျနေမှာအဲ့တော့လူလူမဲမဲကြိုတင်ပြတော့ test လုပ်လိုက်ပါတဲ့အဲ့တော့မရှိဘူးဆိုတော့လေအဲ့ဒါကတော်တော်တန်သွားတာလေတော်တော်ပျော်သွားတယ်နော်ကျေးဇူးတင်ပါတယ်ကိုဟတ်လေးတော့ကိုပြန်ကျေးဇူးတင်တယ်အင်းသူကဟတ်လေးညာမင်းတော့ကျေးဇူးတင်တာပဲနော်ဒီဟတ်လေးနဲ့ဘုန်းကြီးအသက်တရာကြောက်နေအောင်ပါနော်လုပ်စီရတွေကအများကြီးကြံနေတယ်အဲ့တော့သူ့ကိုလည်းဘုန်းကြီးကဗီယူဆိုင်ပါတယ်နော်သူ့ကိုတိကျချင်းနဲ့အစားအစာဘုန်းကြီးမစားဘူးနော်ပြေကျော်ပိတ်စုနေမဲ့အစားအစာမျိုးကိုမစားဘူးနော်ဘာလို့လဲဆိုတော့သူ့ကိုလေးစားတယ်တန်ဖိုးထားတယ်ဖြစ်တယ်ကျေးဇူးနဲ့တင်ပါတယ်နော်ဒီခန္ဓာကိုယ်ကြီးကိုဘုန်းကြီးကျေးဇူးတင်တယ်သူ့ကိုအမိပြုပြီးတော့ကောင်းတဲ့ကိစ္စတွေအများကြီးလုပ်ရတာနော်ဒါကြောင့်ကိုယ်ခန္ဓာကိုယ်ကိုလေးစားပါကျေးဇူးတင်ပါဘုက္ခုပြန်ပြောပါနောက်ကောင်ကျေးဇူးတင်ပါတယ်သူများတွေကိုလည်းကျေးဇူးတင်မှုတော့လို့တယ်နော်ဒါပေမဲ့ကိုယ့်ကိုလည်းမိတ်မထားပါဘူးနော်အဲ့တော့ကိုယ့်စိတ်ကိုလည်းကိုယ်ကျေးဇူးတင်တယ်ဘုက္ခုသိရပြီဆိုရင်ဘုန်းကြီးကိုယ့်စိတ်ကိုကိုယ်တော်ကိုကျေးဇူးတင်ဟာဒီလိုမျိုးလေးသိနိုင်တဲ့စိတ်ကလေးရှိတယ်သိနိုင်တယ်ဆိုတာတော့အာဩစရာကောင်းတာပဲနော်နည်းနည်းတာလေးသိမှုတာလေးသိနိုင်တယ်သိနိုင်တဲ့သဘာဝကြီးရှိတယ်နော်စိတ်ကလည်းတဘာဝပဲနော်ငါစိတ်ငါစိတ်လို့တော့ပြောတာတကယ်တော့ငါတကယ်မပိုင်ပါဘူးနော်တော့ပြင်းနေတဲ့တဘာဝဆိုတာတော်တော်အံ့ဩစရာကောင်းတာပဲနော်ဘုန်းကြီးတော့အဲ့ဒါကိုအံ့ဩလို့မစုံနိုင်ဘူးအဲ့တော့ပြင်းနေတဲ့ကိုယ့်ရဲ့အသိဉာဏ်ကိုလည်းကျေစုတင်တယ်ကိုယ်မိဘတွေကလည်းကျေစုတင်တယ်ဘာလို့ပြောမိဘအတိုင်းဝင်းထဲမှာအသိဉာဏ်မြင့်တဲ့လူတွေရှိတယ်နော်ဟိုကြောင်းကောင်းကောင်းလည်းထားပြခဲ့တယ်ကိုယ်မိဘတွေပညာရှိကောင်းကောင်းလည်းအများကြီးသင်ခဲ့ရတယ်knowledge တွေအများကြီးရှိတယ်။ဒီမှာချိန်ခံလို့ကိုယ့်အပေါ်အများကြီးလေ့လာရတယ်နော်။အဲ့တော့ကိုယ့်ကိုဒီလိုသိအောင်အထောက်အကူပေးလိုက်တဲ့လူတွေဟာအမတန်များပါပဲနော်။ဒါတော့ဘုန်းကြီးကစောက်ဖတ်တယ်လဲဝါနာပါတော့စောက်တယ်အများကြီးဖတ်စောက်လေးတုပ်ဖတ်လို့တခေါက်တော့ရရင်လို့သိရရင်လို့ဘုန်းကြီးကပျော်နေပြီ။သဘောတရားကြီးစာရေးတဲ့လူကျေးဇူးတွေတင်။ဟောသူပြောပုံလေးကကောင်းလိုက်တာ။နော်မှတ်သားကြရအောင်ဒါတိမှတရားမှတ်။ဒီထားမယ်၊သူ့ထားမယ်၊ကြက်ထားမယ်။နော်။မမေ့လိုက်သောတုတ်တို့ကိုဖတ်ရတိုင်းဖတ်ရတိုင်းရေးတဲ့ဒီကိုအများကြီးကျေးဇူးတင်နော်အဲ့တော့ဥပမာတစ်ခုနည်းနည်းပြောမယ်နော်ဥပမာဒကမကြီးကဘုန်းကြီးတို့ကတစ်ခုခုစားစရာလေးသုံးစရာလေးလာပြီးတော့စုတယ်ဆိုပါတော့နော်သူတော့ဘုန်းကြီးကအဲ့ရမကောင်းပါဘူးမလိုချင်ဘူးယူသွားအဲ့လိုပြောမယ်ဆိုပါတော့ဒကမကြီးစိတ်ထဲကနေနေစိတ်မကောင်းဖြစ်သွားမယ်နော်ဘုန်းကြီးဘာလို့ယူစားဒီဖုံးကြီးကတော်တော်ကြီးများတာနော်အဲထားတော့ကမကြီးကစိတ်ချပြီးတော့ပြီးခံတော့နောက်တစ်ခါအဲ့ဒီတဲ့ကောင်းတာလေးယူလာတယ်ဆိုတော့နော်ဒါအရှင်ပြဖို့နော်ပြေးပြန်ပြီဖုံးကြီးကကောင်းလည်းမကောင်းလည်းယူသွားမလို့ရင်မတော့ရင်ဆိုရင်ဘလို့ဖြစ်ဟိုးပြီးတော့စိတ်ပြတ်သွားတာနော်အကေအဲ့လိုမဟုတ်ဘဲနဲ့ဒါကြီးတို့ကမကြီးတို့ကဖုံးကြီးကိုစားစရာလေးပြပြအတုံးဆောင်လေးပြပြသာပြတော့သူ့လေဘုန်းကြီးကအဲ့ဒါလေးကိုစားတယ်နော်ဟာကောင်းတယ်ဒါလေးကကျမကြီးနဲ့လည်းတက်ဟာဒီပစ္စည်းလေးကတိတ်အောင်တဲ့တာပဲနော်ဝန်တာတယ်ဆိုတော့ appreciate လုပ်တယ်စံမိုးထားတယ်ဆိုရင်ဒီခါကြီးကဒီမိုင်းကိုစိတ်ချမ်းသာဘယ်နဲ့လဲဒီမိုင်းကိုစိတ်ချမ်းသာတယ်နော်ပြီးတော့ကောနောက်တစ်ခါကြရင်ကောပို့ပြီးတော့ယူလာပေးမယ်နော်နောက်တစ်ခါကြရင်လည်းမေးဦးမယ်အရှင်ပြဘာလို့ကြိုက်ကြလဲဘာလို့ကျင်းတယ်လဲ။ဘာစားကျင်တယ်လဲ။နင်းမယ်နော်။နင်းဘုန်းကြီးကလည်း အေးဘာလို့တော့စားကျင်တယ်ဘယ်ဟာလို့တော့ကြိုက်တယ်ဆိုရင်ဒါကြီးဒီကမကြီးတို့ဘာလုပ်ညံညံသွားပြီးတော့အာခေါင်းကြီးကအဲ့ဒါစိုက်တယ်သူကအဲ့ဒါတို့ကျင်နေတယ်သူအဲ့ဒါကိုသုံးတယ်အမြန်ဆုံးသွားရှာလာပြီးတော့လာပြီးနော်အဲ့ဒါကိုလည်းခေါင်းကြီးကဝုံးမြဝန်းတာတော့အာအဲ့ဒါလေးရတာစိတ်အဆင်ပြေသွားပြီစိတ်တော်ကြတာပဲဆိုရင်ဘယ်လိုဖြစ်မလဲအများကြီးပီတိတွေဖြစ်ပြီးဝန်းတာနေတယ်နော်တဘာဝတရားကြီးကလည်းအဲ့ဒါလိုပါပဲ။နော်။တဘာဝတရားကြီးကကိုယ်ကောင်းတာတွေလုပ်ပေးထားတာအများကြီးရှိတယ်။ကိုယ်ကအဲ့ဒါကိုမေ့ထားလိုက်။ကျေးဇူးလည်းမတင်ဘူး။နော်။ကိုယ်ကံတရားကကိုယ်ကောင်းတာတွေလုပ်ပေးထားတာအများကြီးရှိတယ်နော်။ကိုယ့်ရဲ့ကုသကံတရားကြောင့်မျက်စိအမြင်တွေကြီးလင်းတယ်၊နားအကြည့်ဓာတ်တွေလည်းရှိတယ်၊ကြားရတယ်နော်။စဉ်းစားနိုင်တယ်၊တွေးခေါ်နိုင်တယ်၊လုပ်နိုင်တယ်၊ကိုင်နိုင်တယ်။နော်။အဲ့ဒီကံတရားကိုတော့စဉ်းစားပြီးတော့ကျေးဇူးတင်ဖို့ကောင်းပါတယ်။နော်တဘာဝတရားယူကျေးဇူးတင်မှုကောင်းပါလေလောကယူကျေးဇူးတင်မှုကောင်းပါလေနော်အခုဒီမှာမြင်နေရတာတရှိရလေကောင်းတာတွေအများကြီးနော်မြင်နိုင်မြင်နိုင်ခဏခဏကျေးဇူးတင်နေစေဖြစ်အဲ့တော့အဲ့ဒီလိုပဲနော်ကိုယ်စိတ်ကိုယ်ခန္ဓာကိုယ်ကိုယ်ကံတရားကိုလည်းဘုန်းကြီးကတော့တဉ္ဉံဖန်ဖန်ကျေးဇူးတင်ပါလေကိုယ့်ကိုယ်ကိုယ်လည်းခဏခဏကျေးဇူးတင်နော်အဲ့လိုကျေးဇူးတင်ရင်ဘာဖြစ်မှန်းသိနေဘူးကောင်းလာမယ်နော်ကိုယ်ခန္ဓာကိုယ်ကလည်းပူကောင်းတာတွေသူလုပ်ပေးလာမယ်ကိုယ်ကံတရားတွေကလည်းပူကောင်းတဲ့အကျိုးတွေပေးလာမယ်ဒါကြောင့်ကိုယ့်ဘဝမှာကောင်းတာတွေဖြစ်ချင်တယ်ဆိုရင်ကျေးဇူးတင်တတ်တဲ့စိတ်ဝေးပါအမတန်ရေးကြီးပါလေနော်မမိပါနဲ့ခဏနော်ဒါလည်းပဲအခုငါစကားကိုသိခံတယ်နော်စိတ်တင်တာနေကြည့်လောကောပဲအဲ့ဒါလေကျေးဇူးတင်တတ်တဲ့စိတ်ကရှိရနေတော့ရင်နောက်ကကောင်းတာတွေအများကြီးလာအောင်မယ်ဟုတ်နောက်တစ်ခုက I live in the expectation of good ကောင်းတာတွေကိုပဲမျှော်လင့်နေပါလေဟုတ်အဆိုးကိုမျှော်လင့်ရင်အဆိုးတွေပိုဖြစ်တတ်တယ်ဟုတ်အဲ့တော့အဆိုးတွေလုံးဝမဖြစ်ဘူးလို့မဆိုလိုပါဘူးနော်အဆိုးတွေဖြစ်တာတွေရှိမှာပါဒါပေမဲ့အဆိုးတွေကိုတိတ်ညှော်လဲနေပါနဲ့လူနဲ့ပတ်သက်ပြုပဲဖြစ်စေကျမ်းမာရေးနဲ့ပတ်သက်ပြုပဲဖြစ်စေဈေးပွားရေးနဲ့ပတ်သက်ပြုပဲဖြစ်စေစာမေးပွဲနဲ့ပတ်သက်ပြုပဲဖြစ်စေဘာနဲ့ပတ်သက်ပြုဖြစ်ဖြစ်အဆိုးကိုမညှော်လဲပါနဲ့နော်ကောင်းတာတွေညှော်လဲပါပြီးရင်အဲ့ဒီကောင်းတာတွေဖြစ်လာဖို့ကိုယ့်ဘက်ကတတ်နိုင်တယ်လို့လုပ်ပါအဲ့ဒီအနောက်ကလောက်တာမပါဘဲနဲ့လည်းမရဘူးနော်ကောင်းတာတွေညှော်လင့်ရုံနဲ့လည်းမပြီးသေးဘူး။ကောင်းတာတွေကိုညှော်လင့်ပြီးတော့ကောင်းတာတွေလုပ်ပါ။နော်။အဆိုးကိုညှော်လင့်ရင်မဖြစ်လဲဆိုတော့ကိုယ့်ကိုယုံကြည်မှုလည်းကျသွား။နော်။စိတ်ဆင်းရဲပြီးတော့စိတ်ဓာတ်အင်္ဂါတွေကုန်သွားတယ်။ depression ဖြစ်တတ်တယ်။နော်။ဒါ depression ဖြစ်တဲ့လူတွေကိုနည်းနည်းလေ့လာကြည့်။သူတို့ကဘာဖြစ်ဖြစ်မကောင်းတာဖြစ်တော့မယ်လို့ပဲကြိုတွေးထားတယ်။လူပြောင်းနေတွေ့ရင်ငါ့ကိုသူကောင်းကောင်းမွန်ပြောမယ်မထင်ဘူး။မနှုတ်ဆက်ရင်ဒီပြန်နှုတ်ဆက်မှမထင်ဘူးအဲ့လိုအဆိုးအကျိုးတို့တော့တွေ့တယ်အဲ့လိုလူတွေက depression ပုံဖြစ်တယ်နော် depression အကြောင်းကတော့နောက်မှပဲတစ်ခေါက်ပြောမယ်နော်ဒီချက်ကတော့ဒါဘုန်းကြီးထိတ်သေးခံစားမိတဲ့အချက်ကိုပြောတာပါ I enjoy being a secure person စိတ်ထဲမှာလုံခြုံနော်စိတ်ထဲမှာလုံခြုံနေတယ်ဆိုတာကတခုခုဒုက္ခရောက်နေမယ်လို့တွေးနေတဲ့စိတ်ရှိအခက်အခဲတခုခုရှိနေဆိုရင်တော့အရှင်ပြေသွားမှာပဲနော်ဘုန်းကြီးကအဲ့လိုတွေးပြီးတော့ပူပြီးတော့ကြောက်နေတဲ့စိတ် insecure ဖြစ်တဲ့စိတ်ရှိနော်ကိုယ်ကိုယ်တိုင်မတတ်နိုင်ရင်တော့မှငါ့ကိုဘုန်းကြီးပြိမဲ့ဒီပေါ်လာမှာပဲအဲ့လိုပဲတွေးပါနော်ဘုန်းကြီးဘန်ကောက်ကလေစိတ်မှာဒုက္ခတော်ရောက်ခဲ့တယ်လေစိတ်ကဘယ်လိုသွားမှန်းကိုမသိဘူးအဲ့ဒါကိုလူတစ်ယောက်ကရောက်လာပြီးတော့အစကနေအဆုံးထိဘုန်းကြီးကိုလှုပ်ပေးတယ်အရှင်ပြေတော့တာတဲ့နော်အခုနောက်ထပ်ခီးသွားရင်ဘုန်းကြီးကတော့အကောင်းမဲ့တွေ့ထားတယ်ငါကတော့နေရာမှာအရှင်ပြေတတ်တဲ့သူပဲနော်နောက်မှာအဆက်ဖြဲရှိလာရင်ငါ့ကိုသူငင်ပေးမဲ့သူကရောက်ရောက်လာသူ့ကိုလည်းကျေးဇူးတင်ပါတယ်အဲ့ဒီလူသူကတိတ်တဲ့ဘုန်းကြီးကိုပေးတယ်ငင်သိမ်းထားပါတယ်ဒီလူနဲ့ပြန်ပြောတွေ့ရအောင်မယ်နော်သူ့ကိုကျေးဇူးတင်တယ်ဆိုတာကိုလည်းနောက်ထပ်ပြောအောင်မယ်အဲ့ဒီမှာတော့ဘုန်းကြီးကနောက်လေရင်ကထပ်ဖို့အချိန်ရောက်နေသူ့ တခေါက်တော့ပြောခဲ့ပါလေဒကာကြီးကူညီလိုက်လို့အချင်းပြေသွားတယ်ပြောခဲ့ပါလေန
ော်
ဝန်တာပါလေဘလောက်ကြည့်အောင်ဘုန်းကြီးအထက်ကျွန်တော်လည်းဆိုတော့လင်းမြမောတက်ဖို့ဘုန်းကြီးတပါးပဲကြံတော့ဘုန်းကြီးတို့ special bus with the sound အဲ့ဒီ bus နဲ့ဘုန်းကြီးတပါးနဲ့သွားအကုန်လုံးလင်းကိုရောက်သွားတယ်နော်ဒါပေမဲ့အကုန်လုံးအဆင်ပြေပါလေအဲ့တော့ကိုယ်စိတ်ထဲမှာ secure ဖြစ်တဲ့စိတ်မျိုးကိုမွေးကြဖို့လိုတယ်နော်အဲ့ဒါတရားအထွေဖြစ်ဖို့ဖြစ်တယ
်နော
်ကိုယ်စိတ်ကိုကိုယ်တည်ပြီးတော့နေလို့ရှိရင်ကိုယ့်ရဲ့အရေးကြီးနေရာတက်လာတယ်ကိုယ့်ကိုယ်ကိုယုံကြည်မှုတွေတက်လာပြီးတော့ကြောက်စိတ်တွေကတဖြည်းဖြည်းဖြည်းနည်းသွားတယ
်နော်
အဲ့ကြောင့်ငယ်တဲ့လူတွေကိုပုံကြီးအထူးတင်တိပေးနေတယ်နေ့တိုင်းတရားထုတ်ပါမမနဲ့ပဲရရအားထုတ်ပ
ါနော်
အော်ပြောမယ်ဆိုရင်တော့နောက်ထပ်ပြောစရာလေးအများကြီးရှိသေးတယ်နော်သို့တော့လူရင်းဘုန်းကြီးပြောခြင်းတဲ့အချက်လက်တွေကတော့ဒီလောက်နဲ့ပြည့်စုံသွားပါပြီနော်အဲ့တော့အဲ့ဒီလူရင်းကိုပဲပြန်ပြီးတော့သခေါင်းနဲ့ညီကုန်းပြန်ချိုးရမယ်ဆိုရင်ကိုယ့်ဘဝမှာတောင်းတာတွေဖြစ်ချင်ဘာလို့ရမလဲစိတ်ကိုကောင်းအောင်ထားပါကောင်းတာကိုတွေးပါ
နော
်အဆိုးတွေမတွေးပါနဲ့နော်အခုတို့စိတ်ကိုတာရှည်လက်ခံထားပါနဲ့ကိုယ်စိတ်ကိုကိုယ်စောင့်ကြည့်ပါနော်သိနေရင်ထည့်လို့ရပါတယ်မသိရင်ထည့်လို့မရဘူ
းနော
်အဲ့တော့ရတဲ့လောက်အချိန်မရွေးနေရမရွေးကိုယ်စိတ်ကိုကိုယ်ကြည့်ပြီးတော့သိနေတဲ့အလေးချင်းကိုလုပ်ပါကောင်းတဲ့စိတ်ကိုနမ်းမြမွေးပါမကောင်းတဲ့စိတ်ကိုတာချေလက်မခံပါနဲ့အဲ့ဒါလို့ဆိုရင်ကိုယ့်ဘဝပို့ပြီးတော့အဆင်ပြေလာမှာအိတ်ကမှုချပဲနော်အဲ့တော့အားလုံးတရားဓမ္မတွေကိုယ့်စိတ်ကိုကိုယ်သိပြီးတော့နော်မကောင်းတဲ့စိတ်ကိုလည်းပယ်နိုင်တဲ့လူတွေဖြစ်ကြပါစေကောင်းတဲ့စိတ်ကိုလည်းပဲများများဝန်းနေတဲ့လူဖြစ်တာဖြစ်ကြပါစေဖြူစင်တဲ့စိတ်ထားကိုလည်းပဲရနိုင်တဲ့လူတွေဖြစ်ကြပါစေ
ချားရောက်လာကြတဲ့ဓမ္မမိတ်ဆွေသူတော်စင်ပေါင်းတို့ခင်ဗျာတရားဓမ္မနေကွန်းစာရည်အများကိုဆရာတော်ဖျားစီလက်ဆင့်ခံပြီးကတ်နိုင်ပါပြီခင်ချားရောက်လာကြတဲ့ဓမ္မမိတ်ဆွေသူတော်စင်ပေါင်းတို့ခင်ဗျာနဝကမအလူငွေများကိုအကြောင်းအဝင်ဝမှာစုတန်းနိုင်ပါရဲ့ခင်ဗျာချားရောက်လာကြတဲ့ဓမ္မမိတ်ဆွေသူတော်စင်ပေါင်းတို့ခင်ဗျာစေနာရှင်များစုတန်းနဲ့တောက်ရင်နဲ့အေးများအကြောင်းရဲ့အဝင်ဝမှာရှိပါတယ်သုံးဆောင်နိုင်ပါရဲ့ခင်ဗျာ
စင်ကာပူလိုအလုပ်များတဲ့နိုင်ငံမှာအလုပ်လုပ်နေတဲ့သူတယောက်အတွက်အမြဲတမ်းသတိရှိနေအောင်ဘယ်လိုလုပ်ရပါမလဲလူဒီမြန်သူလက်အုပ်မိုးလျဲတဲ့နော်နာမည်တော့ထဲမှာပြောတော့ပါဘူးနော်ဒီမနာမည်လေးလည်းရေးထားပါတယ်ဒါတော်တော်မေးထိုက်တဲ့မိကုံးပါဒီသတိနဲ့နေတယ်ဆိုတော့အလေးချင်းဟာသူမလောက်သေးခင်မှာတော့တော်တော်ဖြစ်တယ်လို့ထင်ရတတ်တယ
်နော
်အမှန်တော့အစမှတော့ဖြစ်တာအမှန်ပါပဲတတိယမိမိသွားတာအဲ့တော့ဘုန်းကြီးတို့ကိုယ်တိုင်တရားထုတ်ခါမှာဒီတတိယမြင်တဲ့အလေးချင်းကိုစလုပ်တော့ထင်တဲ့လောက်မလွဲတာကိုကိုယ်ပြည့်ရှင်မှုပါနော်အဲ့တော့ပထမအစမှာ အချိန်ငယ်လေးယူပြီးတော့5မိနစ်10မိနစ်ဖြစ်ဖြစ်ထိုင်ပြီးတော့အလုပ်တဲ့အလေ့အကျင့်တွေလုပ်ပါ။အဲ့ဒါဆိုရင်ဒီနေ့လေးတော့အလေ့အကျင့်ရလာတယ်နော်။ဒီနေ့ကအချိန်ကြီးကိုတော့အစမှာတော့ဟိုရဖို့မမျှော်လင့်ပါနဲ့နော်။အစမှာတော့ကို5မိနစ်လေးထိုင်တုံးပါ။အဲ့ဒီ5မိနစ်လေးဒီငယ်ဖို့စူးစမ်းကြည့်ပါ။ရိုးရိုးလေးဆိုရင်အသက်ရှူတာကိုပြီးပြောနေပါ။ဝင်လာတာတိုးပြီးတော့ဝင်လာတာပြီးနေ။ထွက်သွားတာကိုလည်းတိုးပြီးထွက်သွားတာကိုသိတယ်။ဒီကြားထဲမှာအတွေ့အကြုံတော့တွေးမိမှာပဲ။သိဆိုတာမတွေးဘဲမနေနိုင်ဘူး။ကြာမိနစ်တောင်မတွေးဘဲနေဖို့ဆိုတာမလွယ်ဘူး။အဲ့ဒီတွေးလာလို့ရှိနေတယ်ပဲအဲ့ဒီအတွေ့အကြုံသိပါ။ပြီးရင်အသက်ရှူရလိမ့်မယ်ပြန်သာ။အဲ့လိုနဲ့အလေးချင်းလောက်တာများလာလို့ရှိရင်တဖြည်းဖြည်းနဲ့ကိုယ်ခန္ဓာကိုယ်မှာဖြစ်နေတာကိုယ်စိတ်ကတခုခုတွေးတာမျိုးကိုယ်ပို့ပြီးတော့သိလာပါလိမ့်မယ်နော်။နောက်ကိုယ်အိမ်မှာပဲလုံးစရာတိတ်တာကြီးအများကြီးရှိတတ်ပါတယ်နော်အိမ်မှုကိစ္စတွေရှိတယ်အဝှရှော်ရတာပကန်းစီရတာတမင်းစီရတာဟင်းစီရတာနော်အဲ့ရစိမ့်တာတွေဘာတွေအပဝင်ပေါ့အဲ့ဒါလေးတွေကိုလုံးချက်ခံပါလဲပဲတက်နေတော့တတိကပြီးတော့လုံးတဲ့အချင်းကိုလုံးပါနော်ဟောအိမ်မှာဆိုတော့ဘာပြပြောနည်းနည်းတော့ပို့ပြီးတော့လုံးဖို့ရအဆင်ပြေမယ်လို့ထင်ပါတယ်နော်အဲ့လိုလုံးလို့အလေးချင်းနည်းနည်းပို့ပြီးတော့ရသွားပြီဆိုရင်အခုမှအလုပ်ကိုသွားတော့မယ်ဆိုတော့အိမ်ကနေထွက်ပြီအဲ့ဒီအိမ်ကနေထွက်တာနဲ့ခဏစည်းလာကစသတိလေးထားပါဟုတ်ခဏစည်းလာကဒါကြော်ပြီးပြောလို့ဖြစ်သွားပြီနော်အဝစားလဲတာရင်ချိုးတာတို့ဘာလို့ဒါလေးပါတစ်နှစ်လောက်သတိနဲ့လောက်ပါဟုတ်ဆိုတော့အပြင်ထွက်ပြီးဆိုတာနဲ့နေသားတိတ်ကနေဆင်းပြီးလုံးမုံရင်ဓာတ်လေးကနေဆင်းသွားပြီနော်အဲ့ဒီဓာတ်လေးကခလုတ်လေးနှဲ့လိုက်တာကသတိလေးထားလိုက်ပါနော်အထဲကိုပြန်ဝင်လာပြီခလုတ်ကလေးတွေပြန်နှိပ်လိုက်တယ်သတိလေးထားပါဆင်းသွားပြီကိုလိုချင်တဲ့နေရာရောက်သွားပြီအောက်ဆုံးအထက်ကိုရောက်သွားပြီထွက်ပြီအဲ့ဒီထွက်တာလေးသတိထားပြီခြေနှမ်းလေးတွေသတိထားပြီသွားလိုက်ပါဟုတ်အဲ့ဒီလိုနဲ့ဘတ်ကားနဲ့သွားခြင်းနဲ့သွားမယ်သူမို့ MRT နဲ့သွားတာလည်းဖြစ်ချင်းဖြစ်မယ်နော်တချို့လည်းပဲကိုယ်ပိုင်ကားနဲ့သွားတယ်ဒီလည်းရှိမှာပဲနော်ဘာနဲ့ပဲသွားသွားနော်ဘတ်ကားနဲ့သွားတယ်ဆိုရင်အဲ့ဒီဘတ်ကားပေါ်တက်ပြီးတော့ခိုင်းပြီးတော့ဘတ်ကားပေါ်မှာတရားမှန်ရင်နဲ့သွားပါအဲ့ဒီလိုလောက်တဲ့တပည့်တွေကဒီမှာနေတမရပါတယ်။နော်။လောက်တာများလာတော့သူတို့ကိုယ်တိုင်ပြောတယ်။တောက်မှာတရားမှတ်ပြီးသွားတာသိကောင်းတယ်။နော်။ကိုဟာကိုတောင်ကားမောင်းမှုတော့မသွားခြင်းဘူးတဲ့။တချို့ဆိုကိုကားရှိပေမဲ့ကားမောင်းခြင်းဘူးတဲ့။ကိုကားကိုမောင်းလို့ရှိရင်တရားထွက်တာနည်းနည်းခက်တယ်။ခက်တာတော့မှားမယ်နော်။အကြောင်းကြားမှုကရှိနေတာ။ဘတ်စကားနဲ့ဆိုတော့ကိုယ်နေရာလေးကိုထိုင်ပြီးတော့မျက်စိလေးမှေ့ပြီးတော့တရားလေးမှားတော့သွားတယ်။ဒီကလူကတော့အော်သူအေးမောလို့အိတ်ချင်နေတာဖြစ်မှာပဲလို့ထင်ပါပဲ။ဘာလို့ကတင်တင်ကိစ္စမရှိတော့ဘူး။နော်။အဲကိုရောက်မဲ့နေရာလို့တော့တတိချရတာပေါ့နော်။ရောက်ပြီဆိုရင်အဲဒီဘတ်ကားနဲ့ဆင်းတာလေးတတိချထားပြီးတော့ကိုယုံဌာနအလုပ်ဌာနကိုလမ်းလျှောက်သွားတယ်။အဲဒီခြေလမ်းလေးပြီးတော့ယုံရောက်သွားရင်တော့တွေ့တဲ့လူတွေကိုနှုတ်ဆက်ပါနော်။အဲ့ဒါအမှန်တန်ရေးကြည့်ပါဆိုတော့ဒီအကြောင်းတွေကိုခွန်ကြီးစိတ်ခွေတခွေဟောထားတာရှိတယ်။ແຕ່ຄືແລ້ວໂຕກະຄືແລ້ວມັນມັນບໍ່ປາບເນາະແຕ່ອັນນົກເສັດດີມາໂຕອະລົກເລົ່າມາແນ່ຍົກໂຕແລ້ວຄະອັນລົ້ມຫນີແລ້ວອະລົກໂຕແບບຕັ້ງແນ່ດລောက်ຕະດີດີນີ້ລົກວ່າມີແລ້ວຄາແລ້ວໄມ້ມາແບບເນາະຢ່າງນົ້ມດີບໍ່ຍາມຫນີມີແລ້ວຄາແລ້ວໄມ້ມາແບບໂຕກະຍາດລောက်ຕະດີນີ້ກັດກັບບໍ່ຕະດີດີນີ້ລົກວ່ານອກຕະຄຸລົ້ມຫນີມາຈິນາກະຕະຊຸນາຍີດີມາຕະນາຍີຈີ້ຍິນຕະຄາອັນຕັ້ງມີແລ້ວເນາະအဲ့လိုအထည့်ထားလို့ရတဲ့နိုင်ရှိတယ်။ဟုတ်လား။တနင်္ဂနွေပြည်တိုင်းကသူကတိတိတိတိဆိုပြီးအတံမီလာတယ်။အဲ့ဒါဆိုရင်ငါ့ကိုသတိနဲ့နေလို့သတိပေးနေပြီလို့အဲ့လိုယူဆလိုက်တာ။လုံနေတဲ့အလုပ်ကို10မိနစ်လောက်ဖြစ်ဖြစ်နားလိုက်ပြီးတော့အဲ့ဒီ10မိနစ်လောက်တရားနှလုံးသွင်းလိုက်တာ။မျက်စိမမိတ်ပါနဲ့မျက်စိမမိတ်ချင်လည်းရတယ်။နော်။နောက်တနည်းလို့ရလာရှိတယ်။အဲ့ဒါတကယ်လို့တကယ်တယောက်ကပြောပြတာနော်။သူကအလုပ်ကလည်းအင်တန်များတယ်အလုပ်လည်းပင်ပန်းတယ်သူ့အလုပ်ကလည်းလူတွေနဲ့ဆက်စားတာလူတွေကလည်းတန်းစီပြီးစောင့်နော်ဒီတယောက်ပြီးတော့လို့နားလို့မရဘူးနောက်တယောက်ကတန်းစီနေတယ်နော်အဲ့တော့သူကဘယ်လိုလုပ်လဲဆိုတော့ပြောပြလိုက်မယ်နော်သူကခဏလေးဆိုတော့တွဲလက်ကိုသွားတယ်တွဲလက်ထဲမှာတွားတရားပိတ်ပြီးတော့3မိနစ်လောက်ထိုင်နော်အဲ့ဒီမှာသူအနာယူရင်းနဲ့တရားထုတ်ပြီးမှ3မိနစ်ပြည့်ရင်ပြန်ထွက်လာတယ်သူကဘယ်လိုပြောလဲဆိုတော့အဲ့ဒီလိုမှ3မိနစ်သွားပြီးတော့တရားအာမထုတ်ပြန်နဲ့မနာပဲနေတဲ့ပိုပင်မန်းတယ်လေ အဲ့တော့3မိနစ်ကလေး break ယူတော့တွားလိုက်ထမှန်တွားပြီးတော့တရားလေးမှတ်လိုက်ရတာနည်းနည်းလေးအမောပြေသွားတယ်လူများနဲ့ဆက်ဆံရတာဆိုတော့ကိုဘလောက်လုပ်ပြီးလုပ်ပြီးမကျင်တတ်တဲ့လူကရှိတယ်ဟုတ်အဲ့တော့စိတ်ကိုတော်တော်လေးထိန်းရတယ်တဲ့နော်အဲ့ဒါကြောင့်အဲ့လိုအလုံးမှလည်းပဲရနိုင်တယ်လို့သတိလေးကပ်တဲ့အချင်းလို့ပါရာဂိုင်းလုံးပြီးတော့မရပါဘူးနော်လုံးရင်လုံးရင်နဲ့တစ်ဖြည်းဖြည်းနဲ့အကျင့်ရလာလို့ရှိရင်ကိုကမေ့နေတော့မှတခါလေသူ့အလိုလိုပဲတတိကဝင်လာတယ်နော်အဲ့လိုသူ့အလိုလိုတတိဝင်လာရင်တိတ်ရတာရှိတာတိတ်သဘောကျတယ်နော်ကိုကမေ့နေပြီလေတတိကသွားသူလာလိုက်တတိထားတော့ဆိုအဲ့လိုဆိုရင်ခဏလေးအလုပ်ကိုနားလိုက်ပြီးတော့တတိချီကတတိပြတ်လိုက်စိတ်ကိုတေချာကြည့်လိုက်ဘာလို့တွေးနေလဲတွေးတာတတိရဲ့ဒီဒီကိုရှင်းလိုက်မတွေးတော့ဘူးအတက်ရှိရလေးမှဒီကထားတယ်အတက်ကိုဝအောင်ရှိလိုက်တယ်အမောလေးဒီကစိတ်ကင်းနေငင်းချမ်းတယ်ပြီးမှအလုပ်ကိုဆက်နော်အကျိုးစားကြည့်ပါအလုပ်ကနေအင်ကိုပြန်တဲ့ခါမှလည်းပဲခုနပြောတဲ့အတိုင်းပဲသိပြီးတော့မှတ်ပြီးတော့ပြန်လာပါ MRT ပေါ်မှာလည်းတရားထုတ်ပါဘတ်စတာပေါ်မှာလည်းတရားထုတ်ပါနော်အဲဒီဟာလေးကမိကုန်းကတူတူလေးပဲအဲတော့ကျိုးစားတော့တူတူနဲ့လူရင်းဖြေလိုက်တယ်ရှိခိုးဘူးပြင်းခြင်းမပါပဲတရားအထုတ်ရင်ဖြင့်နေလို့ဖြစ်ပါသလားတဲ့နော်ဆိုတော့အရေးကြီးတဲ့မိကုန်းပါနော်အဲ့တော့အဲ့ဒါကိုတပည့်တယောက်ရဲ့ကိုယ်တွေ့ဥပမာနဲ့ဘုရင်ပြောပြမယ်နော်အဲ့ဒီတပည့်ကဟိုဘွယ်လေသူရထားတဲ့အလုပ်တိုင်းလည်းတန်းအဆင်ပြေပါရဲ့နော်ဒါပေမဲ့လူကတော့လူဖြောင့်စိတ်တို့လူဘွားဆာနော်ဘူးဘာပြောပြောသိလက်မခံခြင်းဘူးသူ့ဆရာလို့ရင်မချက်ဘုန်းကြီးဒီဘက်ကခဏခဏလာတယ်။လာတဲ့ခါမှာဘုန်းကြီးရဲ့သဘောကလည်းသူများကိုသိစေရမလို့ချင်။ပုံကလည်းသိတတ်တယ်လို့မဖြစ်ပါဘူး။ဒါပေမဲ့မိတ်ဆွေကောင်းတူအနေနဲ့ကိုတွေးမိတာလေးတွေသိတာလေးတွေကိုတော့ဆွေးနွေးတဲ့အနေနဲ့ပြောပြတယ်။ပြောပြတော့သူကလည်းစိတ်ဝင်စားပြီးတော့စမ်းကြည့်။စမ်းကြည့်ရင်စမ်းကြည့်နေတဖြည်းဖြည်းတရားထုတ်တာလေးချင်းရတယ်ตุ้ยมาพยายามสิเดะตะคาลีแลดูอู้ชะละเดะตะคาลีแลดูเม้หออะลุญายเนี่ยไม่ตัดบาเลยดิชูดิชูแลပြောบาเลยดิโลพยาอู้ต้องเจออู้ชะโวดอเม้เนี่ยหอตู้ดอบาพี่ผิดเนาะเตียอทุบดอตะพี้พี่สิจีญีเนยาล่ะดอตะคาลอพิสึกกะตะดอบุญญีชันนาวดูคันซาคันซาก็อะลูโลเบ้ตุไลกะละอู้ฉีดาละละอู้ฉีดาดอพยาอู้เตียอู้ชะနော်ဦးကျတော့ဗဇက်ကဘယ်လိုဆိုလဲဒီတတိပဌံတရား၄ပါးကိုခေါ်ကြားတော်မူသောမြတ်စွာဘုရားရှိခိုးပါ၏ဘယ်သူမှရှိမခိုးတဲ့ဘုရားရှိခိုးဖြစ်အဲ့ဒီဘုရားရှိခိုးမျိုးကြားဘူးလားမကြားဘူးနော်ဆင်းရဲပမာသူကအဲ့လိုရှိခိုးလိုက်ဘာလို့လဲဆိုတော့ဒီတရားဆိုလို့သူစိတ်ကတကယ်ကိုအေးချမ်းဒါခဏလေးကြုံကြုံရတာနော်နောက်ပိုင်းတော့သူပို့ပြီးတော့စူးစမ်းပြီးအထုတ်ပို့ပြီးစူးစမ်းတော့တဖြည်းဖြည်းနဲ့အလေးချိန်များတော့ပို့ပြီးတော့အေးချမ်းပါတယ်နော်အခုဆိုရင်ဘုရားဝေယဝုသတိတရားလုပ်တယ်ဘုရားကိုတေးချောက်ချစ်ခိုးပါတယ်နော်အဲ့တော့ဘုရားကိုပူဇော်တယ်ဆိုတာမှပူဇော်ပုံပူဇော်နည်းအမျိုးမျိုးရှိတယ်နော်ချစ်ခိုးခြင်းဖြင့်ပူဇော်တာလည်းရှိတယ်စွန်းလို့ပန်းလို့ရေချမ်းလို့စီမီးလို့စတဲ့ပြုပူဇော်တာရှိတယ်ဆုံးမဩဝါဒကိုလိုက်နာကျင့်သုံးပြီးတော့ပူဇော်တာလည်းရှိတယ်နော်အဲ့တော့မြတ်စွာဘုရားအနေနဲ့ဘယ်ဟာကိုပို့ပြီးတော့အားရမယ်ထင်တော့အစုံအမကိုလိုက်နာတာကိုပို့ပြီးတော့အားရမှာလားနော်မြတ်စွာဘုရားကိုယ်တိုင်ကမိန့်တော်မူတာရှိတယ်လူတွေရဲ့တရားဝင်ရဲ့ရှိခိုးပူဇော်မှုကိုခံယူခြင်းလို့ဘုရားအဖြစ်ကိုစုပန်တာမဟုတ်ပါဘူးနော်သစ္စာလေးပါးအမှန်တရားကိုကိုယ်တိုင်သိပြီးတော့တခြားသိနိုင်တဲ့သိထက်တဲ့လူတွေလည်းပဲသစ္စာလေးပါးအမှန်တရားကိုသိပြီးတော့ဒုက္ခဆင်းရဲကနေလွတ်မြောက်စေခြင်းလို့ဘုရားအဖြစ်ကိုစုပန်တာပါ။နော်။သို့သောဘာဖြစ်ဖြစ်ဘုရားကိုကြည်ညိုတဲ့စိတ်နဲ့ဘုရားကိုအားထုတ်တဲ့စိတ်နဲ့နှစ်ခုပေါင်းမိလို့ရှိရင်သိကောင်းတယ်။နော်။ဆိုဘုန်းကြီးတို့ကိုယ်တိုင်ကိုယ်တို့ကိုပြောရမယ်ဆိုရင်တော့ဘုရားဟောတဲ့တရားစာပေတွေဖတ်ယူနေကိုပဲဘုန်းကြီးစိတ်အင်တန်စိတ်ချမ်းသာပါစိတ်ချမ်းလာတော့ဘုရားကိုကျေးဇူးတင်တယ်ဒါပေမဲ့အစပိုင်းမှာဘုန်းကြီးဘုရားကိုရှင်းမခုံးဘူးသ တရားတော့အထုတ်တယ်တရားစာတော့ဖတ်တယ်တရားတော့ရှိမကုန်ဘူးနောက်မှတဖြည်းနဲ့တရားကိုပို့ပြီးတော့သဘောပေါက်လာတော့စိတ်ထဲကအလိုလိုပဲဗုဒ္ဓံတရဏံကိစ္ဆာမိလို့စိတ်ကဆိုမိနော်ဓမ္မံတရဏံကိစ္ဆာမိသံဃံတရဏံကိစ္ဆာမိလို့စိတ်ထဲကဆိုမိနော်အဲ့ဒါကဒီလိုဆိုမယ်လို့တော့စိတ်ကူးထားတာမဟုတ်ဘူးသူအလိုလိုဆိုလိုက်တာနောက်တစ်ခုကလည်းသတိထားပြီးတော့စဉ်းစားမိလို့ဒီလိုပြောချင်တာနော်ရှင်းခိုးတာပါဠိတော်မှာရှိရနော်ဝသဒါမနတာစီဝဝန္ဒမေတိကသာတိသေယနေအာဒမေဌာနေဓမ္မနေသာတိသဗ္ဗတာဟောဟိုတက္ကမကြီးတွေရွတ်တယ်နော်နှုတ်နဲ့လည်းရှင်းခိုးလို့ရတယ်နော်စိတ်နဲ့ရောရှင်းခိုးလို့ရတယ်နော်အဲ့တော့ကိုယ်အားဖြင့်လည်းရှင်းခိုးလို့ရတယ်နော်လမ်းတော်နေတုံးမှာလည်းပဲရှိခိုးလို့ရတယ်နော်မတက်ရနေတုံးမှာလည်းပဲဘုရားကိုရှိခိုးလို့ရတယ်နော်အာသနိဆိုတာထိုင်နေတုံးမှာနော်ထိုင်ပြီးတော့လည်းပဲရှိခိုးလို့ရတယ်နော်အဲ့ဒီတော့လည်းရှိခိုးလို့ရတယ်အဲ့ဒီတုံးမှာလည်းရှိခိုးလို့ရတယ်နေရာမရဘူးဣရိယာပုတ်မရဘူးနော်ပြီးတော့စားရအများကြီးရုပ်ဖတ်ပြီးတော့ရှိခိုးမှရှိခိုးတယ်လို့မဟုတ်ပါဘူးနော်စိတ်တွေကသခွန်လေးဖြစ်ဖြစ်နော်ဘုရားကိုကြည်ညိုတယ်နော်ဘုရားကိုချစ်တယ်ဆိုအဲ့လိုစိတ်လေးဖြစ်ရင်ကိုပဲဒါရှိခိုးပြီးသားဖြစ်သွားတယ်နော်အော်ဟုတ်လားချင်းကနည်းနေလို့ဘုန်းကြီးကမြန်မြန်တူတူနဲ့လုံရင်းဖြေမှရတော့နော်အဲဒီမိကုန်းလေးတစ်ခုကစိတ်နဖြေလို့မဖြေရင်မှန်းပြည့်မြင့်မြင့်ထားရင်လောဘစိတ်လွယ်မနေဘူးလားနော်လောဘစိတ်ဆိုလိုက်တော့ဘုန်းကြီးကအဲ့တော့လောဘဆိုတော့ခွဲပြီးတော့ပြောခြင်းတယ်နော်မတရားတဲ့လောဘစိတ်ကိုမခံပါနဲ့နော်သို့တော့ကိုယ့်ရဲ့အစွမ်းစားနဲ့ယုံတာတဲ့နည်းနဲ့သမာအာဇီဝနည်းနဲ့ရအောင်လုပ်မယ်ဆိုရင်တော့အဲ့ဒီလောဘဟာဒုစရိုက်တော့မဖြစ်ဘူးနော်ထားလိုက်ပါဦးအဲ့ဒီလောဘမျိုးတော့ပယ်ဖို့မကြိုးစားပါနဲ့နော်နောက်တစ်ခုကညီမချင်းမြင့်မြင့်ဆိုတာကပစ္စည်းဥစ္စာနဲ့ပတ်သက်တာတွေမကပါဘူးနော်ဘုန်းကြီးအဓိကထားပြီးပြောချင်တဲ့ညီမချင်းမြင့်မြင့်ကစိတ်ထားမြင့်တာအဋ္ဌညာမြင့်တာနော်အဲ့တော့အဲ့ဒါကိုလောဘမဖြစ်ဘူးလားလို့မေးရင်တော့အញ្ញံပမံတွင်းတော့လည်းနေတော့လောဘဖြစ်မှာနော်သို့တော့စိတ်ကတဖြည်းဖြည်းမြင့်သွားတဲ့ကံမှာလောဘကအလိုလိုပါသွားတာနော်အလုပ်တစ်ခုခုလုပ်ရင်တော့မှသူများအတွက်အဆင်ပြေဖို့ဆိုတာကိုထည့်စင်းလာနော်ဘုန်းကြီးရဲ့တပည့်တော်တော်များများအရင်တော့ကလောဘကြီးကြီးနဲ့အလုပ်လုပ်တယ်ဒါပေမဲ့မရိုးတာတော့မလုပ်သမာဓိဝပဲနော်အခုတဖြည်းဖြည်းနဲ့အလုပ်လုပ်ရင်တရားလည်းအထုတ်လာတော့အခုစိတ်ထားကတဖြည်းဖြည်းပြောင်းလာအလုပ်လုပ်တယ်ဆိုတာဟာကိုယ်တယောက်တည်းသက်သာမင်းများရဖို့မဟုတ်တော့ဘူးနော်ကိုယ်အလုပ်ကြောင့်ကိုယ်အလုပ်နဲ့သက်သာနေတဲ့လူတွေအားလုံးအဆင်ပြေဖို့ဆိုတာပါလာကိုယ်တပည့်တွေကိုယ်အလုပ်သမားတွေတို့အတွက်စာဝန်တွေအကျမ်းမာရေးအဆင်ပြေဖို့တို့ရဲ့တာသမီတွေရဲ့ကျမ်းမာရေးနဲ့ပညာရေးတွေပါတာဝန်ယူလိုက်နော်အဆင်ပြေအောင်လုပ်ပေးလာပါလေနော်အဲ့တော့တောတာပံလောဘကင်းပြီလားမကင်းသေးဘူးနော်သတ္တကံနည်းနည်းတော့ပါသွားပြီမကင်းသေးဘူးအနာဂံကြမှာကင်းတာနော်အဲ့တော့ပထမအဆင့်ကငါလိုချင်နေတဲ့လှုပ်ရှင်နေတဲ့ကိစ္စဟာသမာအာဇီဝဖြစ်တာအဲ့ဒါအရင်ဆုံးစဉ်းစားပါသမာအာဇီဝနဲ့လှုပ်လေတဲ့လောဘတော့ပိုင်နေတာပဲနော်ကိစ္စမရှိသောတာပန်တော့မကင်းနေတဲ့လောဘနော်အဲ့တော့သူ့ကိုအရင်ပယ်ဖို့မကြိုးစားပါနဲ့နောက်မှတစ်ဆင့်တစ်ဆင့်သူ့ဟာသူပယ်ပြီးသားဖြစ်သွားမှာပါနော်အဲ့တော့ဘာဖြစ်ဖြစ်ပညာရေးမှာလည်းရည်ရည်မြင့်မြင့်ထားပါစီးပွားရေးမှာလည်းပဲရိုးရိုးသားသားသာရမယ်ဆိုရင်ဘီလီယံဖြစ်ချင်ပါလေလို့ညီမှန်းချက်ထားပါနော်ဘာမှအပြစ်မရှိပါဘူးချမ်းသာတာအပြစ်မရှိဘူးနော်ကုသိုလ်ရေးမှာလည်းဒီလိုပဲညီမှန်းချက်မြင့်မြင့်ထားပါနော်ညီမှန်းချက်နိုင်နိုင်ထားတာဘာအကျိုးရှိလဲဒါအကျိုးမရှိဘူးဘုဒ္ဓကျမ်းမှာပြောမှာနော်အကြောင်းကုန်းကြီးကတပည့်တွေဆိုရင် လူချမ်းသာတွေဖြစ်စေခြင်းလို့ချမ်းသာဖို့ဤတော်မှပုံညပေးလိုက်ဖြစ်တယ်။ဒါပေမဲ့တမာအာဇီဝတော့ဖြစ်နော်။အဲဒီမှာတကူကတပည့်တော်မှနဲ့အတူနေတော့တငယ်ချင်းဒီလူတွေပေါ်အကောင်းမြင်စေအလွန်နှဲပါတယ်ဗျာတဲ့နော်။အဲဒီလိုလူတွေအများကြီးရှိပါတယ်နော်။ဒီမိကုန်းရဲ့လူရင်းကအဲ့ဒီဖြစ်တယ်။နော်သူ့လည်းပဲတတိတော်ကားတဲ့ညီမလေးပြောလို့ခင်ပါတယ်ဗျာတဲ့။အဲ့တော့သူ့စိတ်ဓာတ်ကောင်းအောင်ဘယ်လိုလုပ်ပေးရမလဲတဲ့။မိကုန်းရဲ့လူရင်းကအဲ့ဒါလေနော်။တိုက်ရိုက်တော့တော့မပြောပါနဲ့။ဒီနေ့ဟောတဲ့ဆရာတစ်ခွေလေးကိုမတိမတာလေးဖြန့်ပေးထားလိုက်။သူကသူကြားရင်လည်းကြားလိမ့်မယ်မကြားရင်လည်းနေဦးစေနေတိုင်းသာဖြန့်။အဲ့တော့ဆိုရင်လုံတော့ပါပြီနော်။အင်းမိတချို့တွေကဖြေရတော့ဖြတ်တယ်အရှိကြီးပြင်မရတချို့မိကုန်းကတဏှာကြီးလောက်ပြင်မရမယ်မိကုန်းတစ်ခုပါနေတယ်နော်ဒီတစ်ခုကစိတ်ကကြည့်တယ်စိတ်ကရတာခံတယ်စိတ်ကအနိစ္စကြတယ်လို့ဟောပါတယ်ဗျာအဲ့ဒီစိတ်ဆိုတာဘာပါလဲဗျာအဲဆရာကြီးဥဒုက္ခရေးတဲ့စာအုပ်တို့ရှိတယ်စိတ်ဆိုတော့စိတ်နော်အာတတော်ကျူးစားမှရမယ်နော်စိတ်ဆိုတာဘာလဲသူနေတာလည်းသိတယ်ဝန်တာလည်းသိတယ်ဝန်နေတာလည်းသိတယ်သိနေတာလည်းသိပါပဲเนาะအဲ့တော့တကယ်တော့သိဖို့ကြောက်မခက်ပါဘူးเนาะလူကြီးနေတာလည်းသိတယ်သိဆိုးနေတာလည်းသိတယ်တရားထိုင်ပါဦးအရှင်ပြားဟောပါသည်တရားထိုင်ခြင်းမျိုးစုံရှိပါသည်တစ်ခုကိုရှင်းပြပါဗျာအင်ပြန်လွယ်ပါတယ်เนาะရိုးရိုးလေးနဲ့တစ်ခုခုနဲ့စတာဥပမာခုနကပဲခွန်ကြီးပြောလိုက်တယ်เนาะအသက်ရှူတာကိုသိနေပါအဲ့ဒီကစရင်ရတယ်ပြီးတော့ဘာပဲလုံနေလုံနေလုံနေတာကိုသိနေတရားထုတ်တာသူ့အလိုလိုဖြစ်နေတာတွေလက်ရှိတယ်ဖြစ်နေတာကိုသိနေတရားထုတ်တာအဲ့တော့လူရင်းကဘာလဲဆိုတော့သိနေတရားထုတ်တာပဲလောဘဖြစ်နေတာကိုသိနေတရားထုတ်တာပဲဒေါသဖြစ်နေတာသိနေတရားထုတ်တာပဲနော်စိတ်ချမ်းသာနေတာသိနေလဲတရားထုတ်တာပျော်နေတာသိနေလဲတရားထုတ်တာပဲစိတ်ငြိမ်းနေတာကိုသိနေဒါလည်းတရားထုတ်တာပဲအဲ့တော့သိနေတာဟာတရားထုတ်တာဘာမှမဖြစ်ပါဘူးเนาะအဲ့တော့ဤတွေအများကြီးရှိပါတယ်ဘယ်နည်းကောင်းတယ်လို့မင်းဘုန်းကြီးကတော့စိတ်แท้ရှိရတဲ့ရိုးရိုးသားသားအမှန်တမ်းပဲပြောလိုက်မယ်เนาะသိနေတဲ့ဤကအကောင်းဆုံးဤပါမသိရင်တော့မကောင်းဘူးတချို့ကတပိတော့တရားထုတ်တာဘာမှမသိဘူးဘာမှမသိရင်တော့မကောင်းဘူးအဲအချိန်ကနည်းနည်းတော့လွန်သွားပြီနော်ဆိုတော့တချို့မိကုန်းလေးတွေကိုဘုန်းကြီးဘလို့မှဖြေဖို့အချိန်မရဘူးအဲ့ဒီနေတဲ့သူကဘုန်းကြီးတရင်တုံးတဲ့နေရာကိုလာနိုင်လို့ရှိရင်လာခဲ့ပါနော်ဒီစစ်စစ်ဖြေခြင်းပါလားဘာလို့ဆိုတော့မိကုန်းတစ်ခုကဖီလွန်နေနဲ့ပတ်သက်ပြီးတော့ပါနေတယ်ဒီမိကုန်းကတော်တော်ဖြေရဖြစ်တဲ့မိကုန်းမဖီလွန်နေဆိုတာကြားဘူးမနော်ဆက်တစ်ခုကနေတက်ရှိတော်တော်ရောက်ချင်းအောင်လုပ်ထားတယ်အဲ့ဒီမိကုန်းမေးတဲ့သူကကုန်ကြီးကြီးလာကြပါနော်တခြားလည်းပဲမိထားတဲ့မိကုန်းတွေအကုန်လုံးဖြေဖို့အချိန်စိတ်မရတော့နော်ကုန်ကြီးမှလည်းလုတ်ရလေးတစ်ခုရှိနေသေးလို့အမ်ထိုင်ပြီးတော့ပြောနေရရင်တော့ဘယ်တော့ကြာပြောရပြောပြောချင်ပါနော်အခုလိုဒီကျောင်းမှာဒီလောက်ကြီးတဲ့ဓမ္မယုံကြီးမဆန့်တော့အောင်ပြည်သက်တွေများနေတာမြင်ရတာကုန်ကြီးအင်တန်ဝန်သားပါနော်ဒီနေရာတွေမဟုတ်ဘူးခွန်ကြီးမမြင်တဲ့နေရာတွေမှာလဲအောက်ထပ်မှာလဲပဲရှိနေမှာပါဗျနော်ဘယ်လောက်လောက်ရှိတယ်လို့မှန်းတော့အားလုံးလူကြီးရေဘယ်လောက်လောက်ရှိနေသလဲဒီမှာရှိရလားတော့ထောင်းလောက်ရှိလောက်တယ်နော်ဘယ်ကလောက်တော့နော်ဟုတ်ပြီနော်အဲ့တော့လူတို့1500တော့မကဘူးဆိုတော့နည်းတယ်လို့မဟုတ်ပါဘူးเนาะအဲ့တော့အင်မတန်စိတ်ဝင်စားကြလို့လာတော့နားကြတယ်ဘုန်းကြီးကတရားဓမ္မတွေကိုစိတ်နဲ့ချမ်းသာစေခြင်းတယ်เนาะအဲအသိဉာဏ်လည်းအများကြီးရစေခြင်းတယ်ဒါကြောင့်ပြောတာပြောခြင်းတဲ့စကားတွေကအများကြီးကြံနေသေးတယ်အချိန်ကတိတ်မရဘူးเนาะနောက်တစ်ခေါက်အချိန်ရတဲ့အခါပြောစရာတွေရှိတာတွေကိုပြောပါဦးမယ်เนาะဘုန်းကြီးမှပြောစရာမကုန်ပါဘူးဘယ်တော့မှကုန်မယ်မထင်ဘူးအဲ့ဒီနေ့တော့ဒီလောက်နဲ့ပဲတရားနာတာတရားဟောတာမိဘကြီး နေတာဖြစ်တာတွေကိုညီကုံထုတ်လိုက်ကြတယ်
ဓမ္မမိတ်ဆွေသူတော်ဘုရင်ပေါင်းတို့ခင်ဗျာစေနာရှင်များလှူဒန်းတဲ့ပေါ့ရင်တဲ့အေးများကိုအကြောင်းရဲ့ဝင်ဝါမှာတုံးတောင်းနိုင်ပါလေခင်ဗျာဓမ္မမိတ်ဆွေသူတော်ဘုရင်ပေါင်းဓမ္မကမ္မအသူငယ်များကိုเจ้าอวินวะมาสอบขันได้บาระลายอกสุรานနိုင်มาเลยครับเนี่ย